ဒီနေ့ဖြတ်တော့ရဲ့ကိုလာနှောင်းစစ်ကူသဘာဝဉာဏ်သက်ကြဉာဏ်တရားတော်များပြီးခဲ့တဲ့စနေလုံးကညစီမပရိပရာနဲ့ပတ်သက်လို့အမည်လေးနေနဲ့ပြောခဲ့ပြီအဲ့ဒီညီနာမတွေမှာနိုင်ငံဖြစ်ပါရဲ့အမည်ရဲ့ရလပိုင်းဆိုင်ရာဖြစ်သောသက္ကုကရဏီညာနာကရဏီသာရှိရဲ့အမည်လေးရဲ့သဘောလေးပဲဆိုတာနည်းနည်းလေးပြောလိုက်ပါဘာလို့တော့မှာမြတ်စွာဘုရားကဣတိဘောဘိခွေဥဘောအာတိဥပဓမ္မအစွန်းတစ်ဖက်ကိုမကပ်ပဲနဲ့သရဂရိဏဘိသံဘုရားဟာမြတ်စွာဘုရားဒီဘုရားရဲ့ရှိခဲ့အဘိသံဘုရားအဘိသရာကသူတော်ဘာမပြောပဲနဲ့ပြုလို့ရကြပါတန်ဟာကောင်းစွာဘုရားသိခဲ့သူရမီကြီးရဲ့ဒါသူတော်ဘာမပြောပဲနဲ့သိရသူကြတဲ့ဘုရားတော်ကိုသိရမလို့အပြီးဆိုပြီးတော့သူကဲလုံးမြတ်တဲ့သိခြင်းပေါ့သိတာလည်းပဲအမှန်ကိုသိရမလို့သံဆိုပြီးတော့အဲ့ဒီမှာပါဠိနာမဆိုတဲ့ပါဠိရဲ့သဘောပဲအဲ့ဒါကိုထုံးလိုက်အပြီးနာမဘုရားသူရမီသိခဲ့တယ်အဲ့လိုသိတဲ့နေရာမှာမြင့်တိမပရိပရာရဲ့ရလပိုင်းဆိုင်ရာကိုအရင်ထောက်ပြတယ်ဒီရကကြမှာသဘောတရားရေးရအောင်နောက်ပါဆက်တတ်တာ။ခြေတော်ကသုံးနှစ်ဖက်တော်ကတော့သဘောတရားရေးရအောင်ရင်ထုတ်ပြီးတော့အဲဒီအသွန်နှစ်ဖက်သဘောတရားကြောင့်ရလာမယ့်ရလတ်ကိုနောက်ပါလာပြ။သူတို့နဲ့မတူလို့ညဇောဘုရားသုံးပါးတဲ့အသုံးလုံးသကားအဓိပ္ပာယ်ရ။အသီးစဉ်သိကြဘလို့သီးစဉ်ကြလဲဆိုတော့ခုနကတော့ပြောခဲ့တယ်အသွန်နှစ်ဖက်ကြတော့သဘောတရားကိုအရင်ပြပြီးတော့ရလတ်ကိုနောက်မှပြတယ်။ကာမေတုကာမတုခန္ဓိကညူရောသောဆိုပြီးသဘောတရားကိုပြ။ပြီးတဲ့အခါမှာဒီနောကံမောဟောလုသနိဘောနာရီရောနတ်တံပြီးတော့ရလတ်ကိုပြ။အတ္တကိလမတာညူရောသောဆိုပြီးတော့သဘောတရားကိုပြပြီးတော့ရလတ်ကဒုက္ခောအနာရီရောနတ်တံပြီးတော့ဆိုပြီးတော့အဲ့ဒါလိုပြ။ပယ်ရမယ့်နှစ်ဖက်ကိုကြတော့သဘောတရားကိုပြပြီးတော့မှာပါဘူးပြတယ်ရလတ်ကိုပြအခုသူဒေါ်ရမီကြီးရဲ့သဘောတရားကြတော့ရလတ်ကိုရင်ပြပြီးတော့သဘောတရားကိုနောက်မှထုတ်ပြတယ်သူတို့နဲ့မတူပါဘူးဆိုတာကိုပြကြတယ်တကားပြောတဲ့တဲ့ဟောကိုကွဲပြားသွားတယ်ဒီစကလုံးသုံးနိုင်တဲ့ဟောကိုမတူဌာနနေတဲ့ဆိုတာကိုသိတာသွားတယ်ဒါအကြည့်ချင်းခေါ်တကားချုပ်ဆွေးမှုမရှိဘူးတရားတကားချုပ်ဆွေးမှုမရှိဘူးရှင်းဘုရားကပြောခဲ့တဲ့အစဉ်နဲ့မတူညီတဲ့အတွက်ကြောင့်သူကကြောင်းမြန်တောက်ဆုံးပြန်ပြောလိုက်။ရလပိုင်းခိုင်ရာကိုအရင်ထုတ်ပြပြီးတော့သဘောတရားပိုင်းခိုင်ရာနောက်မှထုတ်ပြတယ်။ရလပိုင်းခိုင်ရာမှာဘာတွေတွေ့လဲဆိုတော့သရဂိဏဘိသံဘုရားတက္ကုကရဏီတဲ့မြင့်သိအမြင်မို့ရပြီ။ညာနာကရဏီအသိဉာဏ်ရပြီ။ဥပသမာယကိုစိတ်နှစ်ပါးငြိမ်းရသွားပြီ။အဘိညာယအသိဉာဏ်ထူးသွားပြီအဘိညာယထူးထူးခြားခြားကိုသိသွားပြီတံဘောဓာယအဲ့ဒါလိုထူးထူးခြားခြားသိတာလည်းပဲမမင်္ဂဏံသိမမင်္ဂဏံသိခြင်းဖြစ်တယ်နိဗ္ဗာန်ယအဲ့ဒါလိုသိပြီအတရားငြိမ်းအမှုယပေါ်လာပြီနိဗ္ဗာန်ယနာဝရတိနာဝရတိဖြစ်တယ်နိဗ္ဗာန်ယနာဝရတိငြိမ်းအမှုပေါ်လာတယ်သူရဲ့ဘဝမှာလက်ရှိဘဝမှာလည်းပဲခုဘဝလည်းပဲငြိမ်းရတယ်နောက်မှလည်းပဲဖြစ်ပေါ်เสียမရှိတော့တဲ့အတွက်ငြိမ်းရမှုလက်ရှိဘဝဟောနောင်ဖြစ်ပေါ်လာမဲ့အခြေအနေတွေရောအားလုံးငြိမ်းရသွားပြီနိဗ္ဗာန်ဓာယနဝတ္တိဖြစ်ပြီ။အဲဒါလို့ရတ္တပိုင်ပိုင်ရာကိုပြရပြ။ပြပြီးတော့မှသဘောတရားကိုနောက်ကထက်ပြ။သဘောတရားကတော့တရားဋ္ဌံတမာရိတိတမာနိကဘောဆိုပြီးတော့အဲဒီလိုထက်ပြ။အဲဒီတော့ရတ္တပိုင်ပိုင်ရာမှာညတော်ဘုရားကဘယ်လိုများသိတယ်ဆိုတာဒါထုတ်ပြီးတော့ပြောမှဖြစ်သူကတော့ပြောလိုက်တဲ့သကလုံးလေးကဒိုဒိုလှုပ်လှုပ်လေးပဲအချက်အချင်းတက္ကုကရဏီညာနာကရဏီဥပသမာယဗိညာယသံဃောဓာယနိဗ္ဗာနာယ6ချက်ပြောသွားတယ်ရလတဲ့ရလအရေသွေး6ချက်ပြောသွားတယ်ပြောသွားတော့အဲ့ဒီအရေသွေးတစ်ခုမှာဘောကအများကြီးအိပ်ပယ်ကြီးတုံးဝင်တာရှိဒါတွေကထုတ်ပြောမှာပဲပြီးမှာဒါကြောင့်မလို့အဲ့ဒါကိုထပ်ပြီးတော့ပြောဖို့အဓိပ္ပာယ်ရလကိုတော့ပါဠိလိုပြောရင်ဝိညာဘုရားကသဘောတရားကြတော့ရှင်းရမယ်အပိုင်းသရဏ
ညဇောဘုရားရဲ့ဂုံတော်ထဲမှာတွေ့ခုလိုက်မယ်ဝိဇ္ဇာသရဏသံပါနောသရအကုန်ပြည့်စုံတယ်ဝိဇ္ဇာသရဲအသိပိုင်းရလဲအပြည့်အမြဲတမ်းဖြစ်သရဏအကျင့်ပိုင်းရလဲပဲပြည့်ကျံပြီးသားဆိုတော့အမြဲတမ်းပဲပြည့်ဝအဲ့ဒီနှစ်ခုပေါင်းလိုက်တော့မှဝိဇ္ဇာသရဏသံပါနာဆိုပြီးတော့ဘုရားဂုံဘုတ်တစ်ခုရဒီတော့မြင်းကြီးမှပရိပရာလမ်းပေါ်မိမိတို့ရောက်လာရင်လည်းမိမိတို့မှဝိဇ္ဇာဆိုတဲ့အသိပိုင်းရလတ်လည်းပဲရှိလိမ့်မယ်ကရဏဆိုတဲ့အကျင့်သဘောတရားပိုင်းရဲ့ပဲမိမိတို့ပြည့်စုံတယ်အဲ့ဒီနှစ်ခုပြည့်စုံမှဘာလမ်းကြောင်းလဲဆိုရင်မြင်းကြီးမှပရိပရာတဲ့ပြီးပြီးတော့မကျင့်နိုင်တဲ့မြင်းကြီးမှပရိပရာမဟုတ်ဘူးကျင့်ပြီးတော့မသိပဲနဲ့ရမ်းကျင့်နေတဲ့ပုဂ္ဂိုလ်တွေလည်းပဲမြင်းကြီးမှပရိပရာမဟုတ်ဘူးအဲ့တော့ဝိသကရဏနှစ်ခုထုံတော့မှမြင်းကြီးမှပရိပရာတဲ့အဲ့ဒါလမ်းပြင်ပဲရှိတယ်အကျင့်ဆိုတော့ပန်းတိုင်းကလမ်းပြင်လာဆိုရင်လမ်းပြင်ပဲရှိပန်းနိုင်ကနိဗ္ဗာန်ရသဝရတိဆိုတဲ့ဒီဘက်ရလပိုင်းမှာပါတဲ့သဘောတရားသူရှိတယ်။ဒါကဘယ်တော့မှရတယ်လဲဆိုရင်အခုပြစ္ဆုတ်ပံမှာရတဲ့အပိုင်းရှိတယ်လို့ဒီပြစ္ဆုတ်ပံဘဝကနေချုပ်ငြင်ရုပ်သိမ်းပြီးတော့အာလုံးဇတ်သိမ်းသွားတဲ့အခါမှာဖြစ်ပေါ်လာတဲ့သဘောတရားအနေနဲ့လည်းပဲတစ်ချက်ရှိတယ်။ဒါတည်းကတော့နောက်မှာခဲရော့အခုမြေကြီးမှာပြိပရာမှာအတိပိုင်းရလပိုင်းကိုကြည့်ရတာသက္ကုကရဏီတဲ့ပထမဦးဆုံးဖတ်လာတဲ့ရလတ်သက္ကုကရဏီမျက်စိမြင်ပါပြီတဲ့မြင်ပါလို့ပြောရင်တော့မျက်စိမြင်ပါပြီမျက်စိမြင်တယ်ဆိုတော့အခုမိမိတို့ဟာကိုယ်မှာမျက်စိတွေပါနေတော့တို့ငွေရေမြင်တာပဲလို့ဒီလိုထင်ရလိမ့်မယ်အဲ့ဒါလို့မြင်တာလည်းပဲတစ်ပိုင်းမှန်တယ်တစ်ပိုင်းအချင်းမှန်မှန်ဘာဖြစ်လို့လဲဆိုတော့မြင်ရတဲ့အရာတွေမှာမျက်စိဖြင့်မြင်ရတဲ့အရာရဲ့နောက်မှာအသိဉာဏ်ဖြင့်မြင်ရတဲ့အရာရှိနေပြီ။မျက်စိဖြင့်မြင်ရတဲ့အရာနောက်မှာအသိဉာဏ်ဖြင့်မြင်ရတဲ့အရာရှိ။မျက်စိဖြင့်မြင်ရတဲ့မြင်ပြီးတော့သိရတဲ့အပိုင်းရဲ့နောက်ွယ်မှာ ਉਹ အတွင်းမှာ ਉਹ အတွင်းကြကြနေရမှာသဘောတရားဖြင့်သိရတဲ့မြင်ရတဲ့အရာတစ်ခုရှိ။အဲ့ဒါကိုဇာတုံးတွေလုံးရပြောတော့အခုမိမိတို့မျက်စိဖြင့်မြင်ရတဲ့အခါမှာအမီနာမရီအနေနဲ့မြင်ရမယ်ပုံသဏ္ဍာန်ရီအနေနဲ့မြင်ရမယ်သင်္ဆက်ပြည့်စုံအနေနဲ့မြင်ရမယ်အစုပေါင်းအနေနဲ့မြင်ရအဲ့ဒါလို့မြင်ရတဲ့အရာကိုမိမိတို့ကမြင်တဲ့အတိုင်းပဲသိမြင်တဲ့အတိုင်းပဲသိတယ်အဲ့ဒီလိုသိခြင်းဟာပြည့်ညတ်လို့ခေါ်တယ်ပြောထားလို့ရှေ့ကနေပြောထားလို့လူတွေကနေခေါ်ထားလို့သမုတ်ထားလို့ပြောကြဆိုကြလို့သိရဲ့အသိဘာသိလဲဆိုရင်ပြည့်ညတ်သိအဲ့ဒီပြည့်ညတ်ရဲ့နောက်မှာအပြောလေးမျိုးရဲ့နောက်မှာသဘောတရားတစ်မျိုးကြီးဟာတင်းတင်းကြပ်ကြပ်ရှိနေတယ်။အဲ့ဒီတင်းတင်းကြပ်ကြပ်ရှိနေတာတော့မိမိတို့ကမျက်စိချင်းကြည့်လည်းမမြင်အောင်နားဖြင့်နားထောင်လို့လည်းမကြောက်။ဒါပေမဲ့တကယ်ရှိအကယ်၍များအဲ့ဒါလို့နောက်ွယ်ရရှိနေသောသဘောတရားပိုင်းကိုခေါ်တဲ့ပရမတ္ထကိုသိမယ်ဆိုရင်မြင်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသက္ကုကရဏီတဲ့။အဲ့ဒီတော့မှမြင်တဲ့ပုဂ္ဂိုလ်လို့အတိအကျပြောလို့ရတယ်။အခုတော့တစ်ပိုင်းမြင်တယ်တစ်ပိုင်းမမြင်အဘောယံပြောအားဖြင့်တော့အကုန်မြင်တယ်အတွင်းသဘောကိုမမြင်ဘူးမမြင်တဲ့အတွက်တက္ကုကရဏီဆိုတဲ့ရလပိုင်မိမိတို့ရသလားဆိုတော့မရဘူးမြတ်စွာဘုရားကအဘောယံပြောတယ်ကိုလည်းမြင်ပါတယ်တဲ့အဘောယံပြောတယ်ရှိနေတာကိုလည်းသူသိတယ်အတွင်းသဘောရှိနေတာကိုလည်းမြင်တယ်သိတယ်အဲ့ဒီလိုနှစ်ခုမြင်ပြီးသိတဲ့အတွက်ကြောင့်ဘာဖြစ်သွားလဲဆိုတော့တက္ကုကရဏီရဲ့သူဟာမြင်လေမြင်ခဲ့ပြီမြင်လိုက်ပါပြီတဲ့မျက်စိဖြင့်မြင်သလိုကိုမြင်လိုက်တာအဘောယံပြောတဲ့ကိုမျက်စိဖြင့်ကြည့်ပြီးမြင်ရသလိုအတွင်းသဘောကိုလည်းပဲမျက်စိဖြင့်ကြည့်ပြီးမြင်ရသလိုကိုသူမြင်ပါတယ်တဲ့ဒီတော့မျက်စိဖြင့်မြင်ရတယ်ဆိုတော့ရှင်းရှင်းလင်းလင်းကိုမြင်တယ်ဆိုတဲ့သဘောကိုပြောတာအဲ့ဒီမှာမြင်တဲ့အပိုင်းမှာခုနကပြောခဲ့တဲ့ပညာပရမအပြောနဲ့သဘောနှစ်ခုရှိအပြောနဲ့သဘောနှစ်ခုရှိတော့မိမိတို့ဟာဟိုငယ်စဉ်တောင်ကြီးကလေးဘဝတည်းကဒီလိုမှမဟုတ်ရင်လည်းဟိုရှင်ရှင်ဝင်ပြောချင်းဘဝများစွာသန္တရာစတဲ့ဟိုကအပြောသည့်ရေပဲရှိသဘောသည့်တကားမှမသိရသဘောကမသိတဲ့အတွက်မိမိတို့မျက်စိမြင်သလားလို့မေးရင်မမြင်ဘူးပဲပြောရမျက်စိကပြည့်စုံအောင်မမြင်နိုင်ရောတကယ်မသိတာတော့ဘဝသိတယ်တကယ်ရှိတာကိုမသိတဲ့အတွက်မမြင်တဲ့အတွက်မရှိတာကိုမြင်ပြီးတော့ရှိတာကိုမမြင်တဲ့အတွက်အဲ့ဒါမျက်စိမြင်တယ်လို့ပြောလို့ရမလားမရဘူးခဲဒီတော့အပြောသိနဲ့သဘောသိဆိုတာကတွဲလျက်ပဲနေတာမသိသေးရင်တော့သူတို့တွဲနေမှမဟုတ်လုံးလုံးမသိသိခဲ့ရင်တော့ဒီနှစ်ခုဟာတွဲလျက်ပဲနေ ဝဲလေးနေတယ်ဆိုတော့ဥမာပြီးကြည့်ရင်ဥမာဒီနံနေကြည့်ပါလိမ့်မယ်စဘာဆိုလည်းပဲအပေါ်မှာခွန်လေးနဲ့ထဲမှာဆန်လေးနဲ့တွဲသလားမတွဲဘူးလားအခွန်ဖယ်လိုက်ရင်ထဲမှာဆန်တွေ့ရမပြောသေးဆိုလည်းပဲခွန်ခွာလိုက်ရင်ထဲမှာအသားတွေ့ရဒီရည်ဒီဆိုလည်းဘွားခွန်ခွာလိုက်ရင်ထဲမှာအသားတွေ့ရအခွန်နဲ့အသားဒီတွဲနေသလားမတွဲနေလားတွဲနေဒီတော့ခွန်နဲ့အသားနဲ့တွဲနေတာကိုရိုးရိုးသားသားမျက်ကြည့်ချင်းကြည့်မယ်ဆိုရင်ဘာပဲမြင်အခွန်ပဲမြင်ထဲအသားကြီးကမြင်မှာမလားမမြင်ဘူးဒါပေမဲ့တကယ်သိထားတဲ့ပုဂ္ဂိုလ်ဆိုကြတော့ကြည့်လိုက်တဲ့အခါမှာအပြင်အခွန်ကိုလည်းမြင်တယ်ထဲကအသားကြီးနေတာကိုလည်းမြင်တယ်မြင်နိုင်သလားမမြင်နိုင်လားသိထားရင်မြင်တာပဲဒါကြောင့်မလို့ဝိညာဉ်ဆိုတဲ့ရလပိုင်းမှာအတိပိုင်းမှာတကယ်သိထားတဲ့ပုဂ္ဂိုလ်ကအပေါ်ကိုလည်းမြင်တယ်အတွင်းကိုလည်းမြင်တယ်အပေါ်ပိုင်းကိုလည်းမြင်တယ်အတွင်းပိုင်းကိုလည်းမြင်တယ်အဲ့လိုမြင်တော့မှဒါပြည့်စုံတာတဲ့ဒီမြင်မှာဒါသုံးပေသုံးရပြောရင်အပေါ်ပိုင်းကိုမြင်တာကအပေါ်ယံမြင်တာကပညာအပြောတွေကိုမြင်တာအတွင်းကိုမြင်တာကပရမတ်သဘောကိုမြင်တယ်ဒီတော့ဒီနေရာမှာပညာပရမတ်ဆိုတဲ့အပြောနဲ့သဘောကိုခွဲပြမှာပဲဒါမိမိတို့ဖြစ်ပေါ်လာတဲ့အခြေအနေတွေမှာလိုက်ကြည့်ပြီးတော့ကိုယ်လည်းပဲမြင်နိုင်မှာမပြောပြရင်တော့သေသေးချာချာခွဲကြပြီးမပြောထားရင်တော့မသိနိုင်နိုင်ဘူး။သေချာခွဲကြပြီးပြောထားတဲ့အခါမှာသတိထားပြီးလိုက်ကြည့်ရင်ဒါမြင်ရလေ။သိလာလေ။သိလာရင်သက္ကုကရဏီဖြစ်လိမ့်မယ်။ဒီတော့ဘယ်ရာပဲဖြစ်ဖြစ်မိမိတို့လောကမှာရှိနေတဲ့အရာဝတ္ထုပုဂ္ဂိုလ်တ attva ဘာရာပဲဖြစ်ဖြစ်အပြောက၄မျိုးနဲ့သဘော၃မျိုးရှိအပြောဘယ်နှမျိုးလဲဆိုတော့၄မျိုးသဘောက၃မျိုးတည်းပဲရှိသဘော၃မျိုးပေါ်တိုင်းပေါ်တိုင်းမှာအပြော၄မျိုးဟာကိုယ်အပြော၄မျိုးဟာဟုတ်ဟုတ်လိုက်သဘောတရားတစ်ခုပေါ်တိုင်းမှာအပြော၄ခုဟာအငြဲတမ်းပဲအုပ်အဲ့ဒါလို့အုပ်နေတဲ့အတွက်ကြောင့်မိမိတို့ကဘာလို့သိလဲဆိုရင်အဲ့ဒီအုပ်နေတဲ့အပြော၄မျိုးကိုပဲသိသဘော၃မျိုးကိုလုံးလုံးမသိကြဘူးသာစဉ်ဆက်ကကြာလာခဲ့ပြီဘဝများစွာသန္တရာဒုံမုံဒီဘဝဆိုလည်းပဲမွေးလာတဲ့ကစ၍ယခုချိန်ကြအောင်ဒီတိုင်းပဲသိလာကြသိလာကြတော့အပြောလေးမျိုးကိုပဲသိတယ်သဘောတစ်မျိုးကိုမသိကြသဘောတစ်မျိုးပေါ်တိုင်းပေါ်တိုင်းမှာအပြောဘယ်နှမျိုးရှိလဲ၄မျိုးအပြောလေးမျိုးကမြင်ပြီးတော့သိရတဲ့အပိုင်းမှာဖြစ်ပေါ်လာတဲ့အခြေအနေက၃မျိုးအခုပြောမယ့်အသင်က2မျိုးပေါ့အဲ့ဒါလို2မျိုးတော့ရှိမြင်ပြီးတော့သိရတဲ့အပိုင်းမှာတော့ဒါနောက်ပိုင်းကျမှပဲပြောမယ်မြင်ပြီးတော့သိရတဲ့အခါမှာသူကအဆိုလေးကြည့်ပါတယ်မိမိတို့ရဲ့စိတ်မှာမြင်ပြီးတော့သိရတဲ့ဝိသိစိတ်ပေါ့ဝိသိစိတ်ပိုင်းမှာသင်စေဆင်းတတ်မြင်လှစွာမြင်ပြီးတရားစဉ်းစားပြန်ကမိနာမတန်တန်တရပညာပေါ်လာမိနာမတိယနောက်ဆုံးမှာဆိုပြီးသူ့ရဲ့အစဉ်ဟာတစ်မျိုးအခုဒီမှာသဘောတရား၄မျိုးကနေအပြော၄မျိုးကနေသဘောတရား၄မျိုးကိုအုပ်လိုက်တဲ့အစဉ်ကတစ်မျိုးဒီတော့ဒီဘက်အစဉ်ကိုအရင်ဆုံးကြည့်မယ်ဆိုရင်အခုမိမိတို့ဘဝတစ်ခုရလာတယ်ဆိုကြပါစို့ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်အဲ့ဒါလို့ပုဂ္ဂိုလ်သတ္တဝါတစ်ဦးတစ်ယောက်မှာမွေးလာတဲ့အတီးတီးအမိတွေပေးတယ်အမိလေးတွေသတ်မှတ်ကြဘယ်သူရဲ့ဘယ်ဝါပဲဆိုပြီးတော့အမိပေးသလားမပေးဘူးလားပေးတယ်အဲ့ဒီအမိပေးတော့ဖြစ်ပေါ်နေတဲ့သဘောတရားပေါ့ဖြစ်ပေါ်နေတဲ့သဘောတရားမှာအမိသတ်မှတ်လိုက်တော့အဲ့ဒီအမိကိုလူတိုင်းကမှတ်ကြကိုယ်အမိသူ့အမိကိုမှတ်ကြဒီတော့ဘဝတစ်ခုဖြစ်ပေါ်လာတဲ့သဘောတရားမှာနံပါတ်၁အဖြစ်အပြောအနေအဖြစ်မပြောရလဲအမိနဲ့ပြောရအမိနဲ့ပြောတဲ့အခါမှာအဒီနံဆိုလည်းပဲတရတိတို့ဘူတိတို့တခွာတိတို့ဒီလိုအမိတတ်မှပြီးပြောတယ်။သဘောတရားတစ်ခုမှအမိတတ်မှတ်ချက်ရှိသလားမရှိဘူး။ရှိတယ်။အပြောအပြင်းအမိတစ်မျိုးရှိ။လူပုဂ္ဂိုလ်သတ္တဝါတွေမှာလည်းဒီတိုင်းပဲယောက်ျားပဲမိန်းမပဲဆိုတဲ့အပြောအမိရားဖြင့်ပြောတာရှိသလားမရှိဘူး။ရှိတယ်။အဲ့ဒီအမိဟာမိမိတို့ရဲ့စိတ်ကိုလှည့်စားလိုက်သဘောတရားကိုမမြင်အောင်အမိကနေပါလို့လိုက်လဲလဲစားလိုက်လဲစားလိုက်တော့ရှိနေတဲ့သဘောတရားဟာပျောက်သွားပြီးတော့ဘာကြီးပေါ်လာလဲအမိတွေပေါ်လာ ဘယ်သူပဲဘယ်ဝါပဲမောင်ကြီးပဲမောင်ကြီးပဲမောင်စိမ့်မဲ့တဲ့အမိတွေပေါ်လာအဲ့ဒီအမိနောက်မှာမှမိမိတို့ဘဝဆိုင်ရာလုပ်ငန်းဆိုင်ရာအကြောင်းကျိုးအားလျော်စွာထပ်ပြီးတော့အမိတွေရရကာမောင်းတဲ့လူဆိုကာသမားပေါ့ကာတင်တဲ့လူဆိုကြောင်းဖျားအမိရသလားမရဘူးရတယ်သိကုတဲ့လူဆိုဖျားဝင်ဗမာသိကုရင်ဘိန်းတော်ဖျားဝင်အဲ့ဒါလို့အမိတွေတစ်ခါထိုက်ရဒီတော့အဲ့ဒီအမိတွေဟာသဘောတရားကိုဖုံးပလိုက်သဘောတရားမပေါ်တော့အမိတွေပဲလူတွေကသိကြတယ်လူတရားတွေ့လိုက်တာနဲ့ဘာလို့သိလဲအမိကိုတမ်းပြီးသိဟာသူကတော့ဘယ်သူပဲဘာပဲဘာကြီးပဲညာကြီးပဲဆိုပြီးတော့အမိကိုပထမဦးဆုံးသိကြသိသလားမသိဘူးအဲ့ဒီအမိကိုသိတဲ့အတွက်ကြောင့်အတွင်းသဘောကိုတော့စိတ်ကမရောက်တော့အတွင်းမှာရှိနေတဲ့သဘောကဘယ်မှစိတ်မရောက်တော့အဘောရန်အမိမှာပဲသူတို့ကသိလိုက်ကြဒါဘာရဲ့လက်စားချက်လဲဆိုတော့အမိရဲ့လက်စားချက်အမီရဲ့လက်စားချက်ကြောင့်သဘောတရားကြီးကြောင့်အများကြီးပဲအမီတွေသတ်မှတ်ထားတာအများကြီးအမီအားလုံးဟာဆုံးနိုင်ရလားမဆုံးနိုင်အရာဝတ္ထုတစ်ခုပေါ်တိုင်းအမီတစ်မျိုးထပ်ထွက်အခု television ပေါ်ရင် television မှာ TV ဆိုတဲ့အမီလေးတက်လိုက် TV ဆိုတဲ့အမီတက်လိုက်ပြီးတော့အဲ့ဒီအမီတိုင်းမှာခေါ်ကြအတွင်းသဘောဘာမှမမြင်တော့နောက်တစ်ခါထပ်ပြီးတော့ပေါ်လာတယ်ပေါ်လာတဲ့အရာမှာဒီတိုင်းမှာအမီတွေသတ်မှတ်အဲ့တော့မိသားမလိုက်တဲ့အတွက်ကြောင့်အမီကိုပဲလူတွေကသိကြတယ်အတွင်းသဘောကိုမသိတော့ဒီတော့အတွင်းသဘောကိုမသိအောင်နံပါတ်1သူကလဲ့စားတယ်အမီကလဲ့စားတယ်ဒါမှတ်ထားပါတဲ့အမီရဲ့လဲ့စားမှုကြောင့်လူတွေဟာအဲ့ဒီအမီတွေကိုအမှန်လို့ထင်အမီတွေကိုအမှန်လို့ထင်တယ်အမှန်တကယ်ရှိနေတဲ့သဘောတရားကြတော့သိသေးလားမသိတော့ကိုယ်အမီကိုသတ်မှတ်ထားတော့ကိုယ်နာမည်ကိုအမှန်လို့ပဲလူကထင်ကြတယ်ကိုယ်နာမည်ကိုမှန်လို့ထင်သလားမထင်ဘူး။ထင်တယ်။အဲ့ဒီနာမည်နဲ့ကြိုက်ပြီးတော့ပြောလာမယ်ဆိုလာမယ်ဆိုရင်ကောင်းကြောင်ပြောရင်သိဝမ်းသာတာပျော်တယ်။မကောင်းကြောင်ပြောရင်သိဆင်းရဲတယ်သိဆိုးတယ်။ဘာလို့မှန်ရင်လို့လဲအမိကိုမှန်ရင်လို့။အဲ့ဒီလိုအမိရဲ့လက်သာချက်ကြောင့်လူတွေဟာပျော်နေကြတယ်ပြင်းနေကြတယ်ဖြစ်နေကြတယ်မုန်းနေကြတယ်။အမိရဲ့လက်သာချက်ကြောင့်ဘယ်ဘက်ပြီးထွက်သွားလဲဆိုတော့ကောင်းတယ်ဆိုတဲ့ကာမတုခဘက်ကိုလှည့်ပါတယ်။မကောင်းဘူးဆိုတဲ့အတ္တကိလမထဘက်ကိုလှည့်တယ်။အစွန်းတစ်ဖက်ထွက်သွားတာဘယ်သူလဲစားလိုက်ရလဲအမီလဲစားလိုက်အမီရဲ့လဲစားချက်ကြောင့်အပြောအားဖြင့်တော့ဟုတ်ပေမဲ့သဘောအားဖြင့်သဘောမှန်ကိုမသိတော့အပြောအားဖြင့်တော့ဒီလိုပြောတာဟုတ်သလားမဟုတ်ဘူးဟုတ်တယ်ပြောရမပြောရင်လူလောကမှာလူငယ်လို့ဖြစ်လာမှာတော့ဒီလိုမှမပြောရင်ဘယ်ရာမှရတာမပေါ်တော့နော်အမီသတ်မှတ်ထားတယ်ယောက်ျားပဲမိန်းမပဲစားစရာပဲဒါအမီသတ်မှတ်တာဒါမသိကြီးကြီးပဲအဲ့ဒါလို့ကမိမသတ်မှတ်ထားရင်သဘောတရားတစ်ခုတည်းကြိုင်လိုက်မယ်ဆိုရင်အဲ့ဒီသဘောတရားရတာရှိပါမလားဆိုတော့မရှိတော့အကယ်၍များဟိုကဘာဥစ္စာတွေကအမျိုးသားရဲ့အမျိုးသမီးရဲ့မသတ်မှတ်ထားရင်အမျိုးသားနဲ့အမျိုးသမီးသွားတဲ့အခါလက်ချင်းချိန်ပြီးသွားဘာရတာရှိလဲဘာရတာမှမရှိဘူးယောက်ျားယောက်ျားချင်းချင်းလက်ချိန်သွားဘာရတာရှိရတာရှိတယ်လို့ထင်လားမထင်ရဘူးအမျိုးသမီးမျိုးသမီးချင်းချင်းလက်ချိန်သွားလည်းပဲသူတို့စိတ်ထဲမှာဘာမှမထူးကြဘူးအဲ့ဒီမဲ့မျိုးသားနဲ့မျိုးသမီးကသူကယောက်ျားလေးပဲသူကမိန်းကလေးပဲဆိုပြီးတော့အမိသတ်မှတ်လိုက်တော့လက်ချင်းတွဲသွားတဲ့အခါစိတ်ထဲကကောင်းတယ်လို့ထင်တတ်ကြ။ထင်သလားမထင်ဘူးလား။ထင်တယ်ထင်။ကောင်းတယ်လို့ထင်တတ်ကြလို့ပဲထိတ်သွားတဲ့လူတွေအများကြီး။နော်။ဒီထဲလာတဲ့လူအကောင်လောက်ညီညီပဲ။အဲ့ဒါဘာရဲ့သတ်မှတ်ချက်လက်စားချက်လဲ။အမိရဲ့လက်စားချက်။နော်။အမိရဲ့လက်စားချက်။ဒါပေမဲ့ဖြစ်ပေါ်လာတဲ့သဘောဝအတူတူပဲ။ခန္ဓာကိုယ်ဖြစ်ပေါ်လာခြင်းကခန္ဓာစိတ်ဝိရုဟာရအကြောင်းတရားလေးပါးကြောင့်ဖြစ်ပေါ်လာတာသမင်းသာပြီးကြီးလာကြတာကြီးပဲနော်နိုင်ငံသားဆိုလည်းဂျုံတို့ပါတို့သာပြီးကြီးလာကြအတူတူပဲတောက်ကြလေးလည်းဒါသာမိန်းကလေးလည်းဒါသာဒါပေမဲ့အမိကြီးကတတ်မှတ်လိုက်တယ်ဘယ်လိုတတ်မှတ်လိုက်လဲဆိုတော့ဒါကယောက်ျားလေးဒါမိန်းကလေးတတ်မှတ်လိုက်တဲ့အခါကျတော့ဒီလိုသာပြီးတော့ဒီလိုခန္ဓာကိုဖြစ်လာတာချင်းတူနေတာကိုပဲမတူဘူးဆိုပြီးဖြစ်သွားတယ်တူနေတာဘာဖြစ်သွားလဲမတူဘူးသဘောတရားတူပေမဲ့အမိကခွဲလိုက်တော့အမိလက်စားလိုက်တဲ့အတွက်ကြောင့်တူရသေးလားမတူတော့အဲ့ဒါဒီကြသဘောပေါက်အောင်ကြည့်နော်ဘာရဲ့လက်စားချက်လဲအမီရဲ့လက်စားချက်ကြောင့်အရသာရှိတယ်လို့ထင်တယ်နော်အခုဒီပြင်အစားတော့တယ်လေဒီတိုင်းပေါ့အစားတော့တယ်တော့မှသတော်လဲတော့စားစားပေါ့ဦးဇင်းတို့ဘက်မှာသူဆန်နဲ့လုတ်တဲ့မုတ်တွေရှိဆန်နဲ့လုတ်တဲ့မုတ်တွေကဒီဘိမုတ်တို့နော်အစားရှိသည်ဖြင့်ပေါ့အဲ့လိုမုတ်တွေမျိုးမျိုးပြုလုပ်ကြတယ်ဆန်မုတ်တွေနဲ့လုတ်တဲ့မုတ်သံမုတ်လေးတွေနဲ့လှုပ်တဲ့မုတ်ဟာတဘောကတော့သံမုတ်ကြီးပဲကုန်တော့ဒါပေမဲ့သူ့မှာတင်ရထဲတာတရားထဲတာကျန်တကာထဲတာကွာသွားတယ်ရောနှောတွေကွာသွားတဲ့အတွက်ကြောင့်မုတ်အမီတွေလည်းကွဲပြားသွား လာတာတော့ဘယ်ရလာလဲသံမုတ်ကလာသံမုတ်ကလာပေမဲ့အမိတွေကွဲပြားသွားတော့ဟာဒီမုတ်ကချိုးတယ်ကွာဒီမုတ်ကမချိုးဘူးကွာဒါကရလာရှိတယ်ဒါကရလာမရှိဘူးလို့သတ်မှတ်လိုက်ဒီဟာကကောင်းတဲ့နေရာမကောင်းဘူးဖြစ်လာတယ်ဘယ်သူရဲ့လက်သားကြတယ်အမိရဲ့လက်သားကြတယ်အတွင်းသဘောကတော့အခုလည်းလာအခုဒီမှာမိမိတို့အခုဂျုံလဲဒီတိုင်းမှာဂျုံသလို့ချင်းအခုဘာလို့ရှိဒီကြွေးလို့ရှိတယ်နောက်တကဘာပေါင်မုတ်တို့ကိတ်မုတ်တို့ရှိတယ်ခုနဲ့တခုအရသာချင်းတွေ့ရလားမတူဘူး။ဩအတွင်းသဘောကတော့ဘယ်ကနေလာတာလဲ။ယုံကနေလာတာကြီး။ယုံကနေလာပြီးတော့အဘောရမပေါင်းစားလိုက်တဲ့ပြည့်စည်တွေကြွာသွားတဲ့အတွက်ကြောင့်ယုံဆိုတဲ့သဘောတရားပြောက်ပြီးတော့အမိမျိုးမျိုးရောက်။အမိမျိုးမျိုးရောက်သွားတော့ကိတ်မုတ်ဆိုရင်သိကောင်းတာပဲ။နော်။ဘိုးဘကပလာတာတို့ဒီဘကဒီကြွေးတို့ဓာတရားတော့မကောင်းဘူးဆိုဒီလိုတွေဖြစ်ပေါ့။ကောင်းတယ်မကောင်းဘူးလို့သတ်မှတ်လိုက်တာဘယ်သူကခွဲကြပြလိုက်အမိရခွဲကြပြအမှန်တကယ်တော့သူတို့စလာတာဘယ်ကနေလာတာဂျုံကနေလာတာဂျုံကနေလာပြီးတော့ဟိုရောဒီရောရောလိုက်တဲ့အခါကျတော့အမိတွေအစ်စ်ဖြစ်သွားပြည်စီတကူအစ်စ်ဖြစ်သွားတော့အမိရလည်းအစ်စ်ဖြစ်အဲ့ဒီအမိအစ်စ်ပဲကွာမှတ်မိတယ်အမိစ်ကိုမှတ်လိုက်တဲ့အခါကျတော့ဒါကောင်းတယ်မကောင်းဘူးဆိုပြီးတော့ဘယ်သူရဲ့လက်သားကြတယ်အမိရဲ့လက်သားကြတယ်ဒီတိုင်းပဲလူလည်းပဲခုနပုဂ္ဂိုလ်တ attva တွေမှလည်းဒီလိုပဲအမိတွေတတ်မှတ်ကြတယ်တဲ့ဘသူကဘာပဲဖြစ်ညာပဲဖြစ်အမိတတ်မှတ်လိုက်တော့ဒီလူကသိတော်တာပဲဝိဓုကုံကြီးအများကြီးရထားတဲ့ပုဂ္ဂိုလ်ကြတော့ဒီလူကသိတော်တာပဲသိကောင်းတာပဲဆိုပြီးတော့အမိရဲ့လက်သားချက်ဘာဝိဓုကုံကြီးမှမရှိတဲ့ပုဂ္ဂိုလ်ကြတော့အထင်သေးတယ်ဒါကြီးကဘာလကားကောင်းမှာကွာဆိုပြီးတော့ဘသူရဲ့လက်သားချက်လဲအမိရဲ့လက်သားချက်အတွင်းသဘောကိုမမြင်ကြဘူးဒါနံပါတ်1သိဖို့သိရမယ်အချက်အဲ့ဒါသိရမယ်မြင်ရဒါအတွင်းသဘောမပြောသေးဘူးအမိရဲ့လက်သားချက်ကိုမိမိတို့သဘောပေါက်ဖို့ပထမဦးကပြောထားတာအခုမိမိတို့ကအမိရဲ့လက်သားချက်ကိုတော့လက်သားချက်မှမသိပဲနဲ့အမိကိုအမှန်တကယ်အနေနဲ့သိကြ။ဘာဖြစ်လို့ဒီလိုအမိရဲ့လက်သားချက်ကိုမသိရလဲဆိုရင်အတွင်းသဘောကမမြင်ဘူး။အတွင်းသဘောမမြင်တော့အမိရဲ့လက်သားချက်တိုင်းလက်သားမှုခံရသလားမခံရဘူးလား။ခံရတယ်။လက်သားမှုခံရတဲ့အခါကျတော့အမိရဲ့လက်သားမှုကြောင့်ကောင်းတယ်မကောင်းဘူးရတာရှိတယ်မရှိဘူးလို့ဖြစ်လာ။ဒီတော့ဒါအကျဉ်းချက်သက်မှန်တွေးကြည့်ပေါ့အများကြီးအမီးရဲ့လက်သားချက်မှာဥမာဖြင့်နော်အမျိုးသားနဲ့အမျိုးသမီးအိမ်အောင်ပြည့်ကြတယ်ဆိုရင်ဘာလို့ခေါ်လဲဆိုတော့လင်မယားဖြစ်သွားတယ်လင်မယားဖြစ်သွားတော့သူ့မယားကိုသူတစ်ပါးကလာပြီးဆွဲလာရန်လာလုံးမယ်ဆိုရင်တကပုံကြည့်ပါတယ်မယားကြည့်ပါကြည့်တယ်ဒါကြည့်အမျိုးသမီးချင်းအတူတူပဲအမျိုးသမီးတွေအများကြီးပဲသဘောတရားဖြင့်အမျိုးသမီးရအတူတူပဲဒါပေမဲ့အမီးရတတ်မှတ်လိုက်တယ်ဒါကတော့ဘာလို့လဲငါမယားဆိုပြီးအမီးတတ်မှတ်လိုက်တဲ့အခါကျတော့ယတနာဖြစ်သလားမဖြစ်ဘူးဖြစ်တယ်ဒါပေမဲ့လောကအပြောမှာတော့အမှန်တကယ်ဟုတ်သလားမဟုတ်လားဟုတ်တယ်လောကမှာတော့အမှန်တကယ်ဟုတ်တယ်အတွင်းသဘောမှာတော့ဒါအမှန်တကယ်မဟုတ်ဘူးလောကရဲ့သတ်မှတ်ချက်မှာတော့ပေါ်ပြောနေရခြင်းတော့ဟုတ်တယ်ဒီလိုပဲအများကအတိအမှပြုလိုက်ကြတာလေဒါအကျဉ်းလည်းများဆိုပြီးတော့အတိအမှပြုလိုက်ကြတဲ့အတွက်ဟုတ်ပါတယ်သို့တော့အတွင်းသဘောကြတော့မဟုတ်ဘူးအဘောရန်မိရခြင်းတော့လဲ့သားလိုက်တဲ့အခါကျတော့ခုနကပြောတဲ့အတိုင်းအမီးရဲ့လဲ့သားမှုကြောင့်ကတ္တရာတွေဖြစ်လာတဲ့ကဒုံဆွဲဓာဆွဲနဲ့အဲ့ဒီလိုတွေဖြစ်လာဒီတိုင်းပဲတဲ့အဲ့ဒီကနေသတိမောင်းနှံပေါင်းပေါ်ကြီးသာသမီတွေရတော့လည်းပဲဓာဘူးသာသမီလည်းငါသာငါသမီပဲဆိုပြီးတော့အဲ့ဒီသာသမီတွေမှာအမိလေးတွေတစ်ခါပြန်တက်ကြပြန်အမိတက်တော့အဲ့ဒီအမိတိုင်းကဒါငါသာနာမည်ငါသမီနာမည်ပဲဆိုပြီးတော့အမိကိုအမှန်တင်တဲ့အတွက်အမိရဲ့လက်စားမှုကြောင့်ကိုသာသမီတို့လူများမကောင်းကြောင်းပြောရင်ကြိုက်ပါ့မလားမကြိုက်ကိုသာသမီတွေအာတော်လိုက်တာချောလိုက်တာလာလိုက်တာလို့ရှင်းမွန်းရင်သဘောကျသလားမကျဘူးကြရတယ်ဘသူရဲ့လက်သားချက်လဲအမိရဲ့လက်သားချက်တကဘာလုံးပဲတနိုင်ငံလုံးပဲအကုန်လုံးပုဂ္ဂိုလ်တ attva အားလုံးပေါ်မှာအမိရဲ့လက်သားချက်ကရှိနေတယ်အမိဒီအပြောလားသဘောလားဆိုရင်အပြောပဲဒီအမိကပြောင်းလို့ရသလားမရဘူးအမိကပြောင်းလို့ရတယ်သဘောကပြောင်းလို့ရလားမရဘူးအမိကပြောင်းလို့ရဒီအမိကခုနော်ခက်ကြီးလို့ပြောပေမဲ့နောက်တစ်ခါကျမဲကြီးလို့ပြောရင်လည်းရတာပဲရသလားမရဘူးလားရတယ်သူကတခါတည်းဟိုဒီဗမာနာမည်ကနေနိုင်ငံခြားပြောင်းသွားရင်အင်္ဂလိပ်နာမည်ဖြစ်သွားပြောင်းလို့ရတာပဲအမိဟာမျိုးမျိုးပြောင်းလို့ရသဘောတရားကြတော့ပြောင်းလို့ရလားမရသဘောတရားကြတော့ဘယ်တော့မှပြောင်းလို့မရဒါကြောင့်မလို့အမိဆိုတဲ့အပြောတွေဒီအခေါ်ပြောမြပဲရှိနောက်ကသဘောတရားကြတော့အခေါ်ပြောမြပဲရှိလို့အမိဆိုတဲ့အပြောတွေကိုတော့ပြင်းညာတယ်ပညာစရာပါဠိလိုမြန်မာလိုကြသိစေခြင်းမြပဲပညာစရာဘာကိုပြောတာလဲသိစေခြင်းမြပဲ ဤသေးခြင်းများပဲသရာဟောကိုမကြိုက်တာလေးလာပေးရင်ဟာဒါမလို့ခြင်းဘူးလို့ဒီလိုပြောနိုင်အောင်လို့ဤသေးုံများဟိုကြိုက်တဲ့အရာကိုထုတ်ပြောနိုင်ဖို့အတွက်ဤသေးုံများပဲရှိသဘောအချင်းတော့မှန်လားဆိုရင်မမှန်သဘောအချင်းကတော့မပြောင်းလဲတဲ့သဘာဝမှန်တကယ်တစ်ခုရှိအဲ့ဒီမပြောင်းလဲတဲ့သဘာဝဟာပါဠိလိုပြောတော့ပရမတ်တယ်ဘယ်နည်းနဲ့မှမပြောင်းဘူးတဲ့အဲ့ဒါလို့မှန်ကန်နေတဲ့အတွက်ကြောင့်သူ့ကိုမြတ်တယ်ဆိုပြီးတော့ပါဠိလိုပရမတ်ထဆိုပြီးတော့အမိတ္တမထဒါအတွင်းသဘောမှာရှိအမိဆိုတဲ့အပြောရွဲ့နောက်ွယ်မှာသဘောတစ်ခုရှိနေပါတယ်သဘောရှိနေတယ်အဲ့ဒီတော့ဒါအမိရဲ့လက်စားမှုပြီးသွားတော့နောက်တစ်ခုကျတော့စင်ဆက်ဖြစ်တဲ့စင်ဆက်ဖြစ်တဲ့နေမှာလူတွေကထင်ကြတယ်သဘောမှာတစ်ခါပဲသိတယ်လို့ထင်ကြထင်သလားမထင်ဘူးလူတွေကမွေးလာရနေသေဆုံးသွားတဲ့အချိန်ကိုသဘောမှာသူတို့ဘယ်လိုထင်လဲတစ်ခါပဲသိတယ်အမြဲတမ်းအခုမြင်ခုပြောက်ခုကြာခုပြောက်နော်အခုမြင်ခုသိခုကြာခုသိဘယ်သူမှမတွေ့ကြဘာဖြစ်လို့မတွေ့လဲစင်ဆက်မပြဖြစ်ခြင်းကြီးလားနေဝါဒကိုမမြင်အောင်နောက်ထပ်အတိတ်ကစင်ဆက်မပြဖြစ်ပေါ်လာဒီတော့စင်ဆက်မပြဖြစ်ပေါ်ခြင်းစင်ဆက်မပြဖြစ်ပေါ်မှုဟာအဲ့ဒီစင်ဆက်မပြအစဉ်အဆက်ရဲ့ခံဒီမှုဟာကြီးလိုက်ပါတဲ့မြဲနေတယ်လို့ထင်ကြအဲ့ဒီစင်ဆက်ဖြစ်တင်ကြီးကနေပုံလွန်လိုက်တဲ့အတွက်ကြောင့်အတွင်းသဘောကတခါပြောက်သွားတယ်ခုနတော့အမီးရဲ့လက်စားတစ်ကြောင်အတွင်းသဘောပြောက်တယ်လို့စင်ဆက်ဖြစ်တင်ရဲ့ဖန်တီးမှုကြောင့်လည်းပဲပါပြောက်သွားတယ်အတွင်းသဘောပြောက်တယ်အတွင်းသဘောပြောက်တယ်သဘောမှာတစ်ခါပဲသိတယ်လို့ထင်နေခြင်းဟာဘသူရဲ့ဖန်တီးချက်လဲစင်ဆက်မပြဖြစ်တင်ရဲ့ဖန်တီးချက်စင်ဆက်မပြဖြစ်တင်ရဲ့ဖန်တီးချက်ကြောင့်ကိုမသေးသေးဘူးกว่าဆိုပြီးဒီတိုင်းဒီတိုင်းတွေးကြငါတို့မသေးသေးဘူးဒါပေမဲ့၄၅၆၈၀မှာတော့သိကြမှာပဲလို့ဒီလိုထင်နေကြ။အဲ့ဒါဘာလို့ရခံကြီးရဲ့လဲ။စင်ဆက်မပြဖြစ်တင်ရဲ့ခံကြီးရဲ့။အဲ့ဒီစင်ဆက်မပြဖြစ်တင်ရဲ့ခံကြီးရဲ့ကြောင့်လည်းပဲအတွင်းသဘောကြီးပြောက်သွား။သဘောတရားကြီးပြောက်သွားတယ်။အတွင်းသဘောကိုဘယ်သူကဖုံးလိုက်လဲ။စင်ဆက်ဖြစ်တင်ကလည်းဖုံးလိုက်တယ်တဲ့။အစင်ဆက်ဖြစ်တင်ရဲ့ခံကြီးရဲ့ကလည်းတော်တော်အမှန်ပဲ။အတွင်းရှိနေတဲ့သဘောကြီးလုံးလုံးမပေါ်အောင်စင်ဆက်ဖြစ်တင်ရနေပြီးတော့ဖန်တီးလိုက်အမိတွေကလဲစားသလိုစင်ဆက်ဖြစ်တင်ရဖန်တီးလိုက်တော့ကြောင့်အတွင်းသဘောတစ်ခါပါဖြစ်သွားလဲပျောက်သွားပြန်နောက်ထပ်နံပါတ်3နေရာဖြင့်အစုပေါင်းအစုပေါင်းဆိုတော့ကြည့်သမအောင်လူတွေမှာသဘင်လေးတွေမျက်စိလေးတွေနားလေးတွေနှာခေါင်းလေးတွေအဲ့မှာရိုးနဲ့အသားနဲ့စုထားလိုက်တော့ခေါင်းကိုယ်တိုင်ဖြစ်လာခေါင်းကပြန်ကြည့်တော့သဘင်ရှိသလားမရှိလားသဘင်တို့မျက်ခုံးမွေးတို့မျက်တောင်မွေးတို့မျက်လုံးတို့တကားတဲ့နားနှာခေါင်းအဲ့ဒါမှအစုပေါင်းအဲ့လိုစုပေါင်းလိုက်တော့ဘာဖြစ်သွားလဲခေါင်းဖြစ်သွားအဲ့ဒီခေါင်းနဲ့တကားလက်တွေကိုယ်တွေခြေထောက်တွေအဲ့လိုဆက်ဆက်လိုက်ပြန်တော့ကိုယ်လုံးတကားလူဆိုပြီးတကားဖြစ်သွားအစုပေါင်းကအစုပေါင်းကြီးမှကြည့်သမားတဲ့ကိုယ်လက်ကလေးဘွားကိုပြန်ကြည့်ကြည့်ဦးဒီလက်ကလေးမှဟိုအကျော်တွေအယိုးတွေအသားတွေစုပေါင်းထားသလားမပေါင်းထားဘူးပေါင်းထားတယ်လက်လို့ခေါ်တဲ့အမိမှတခုစီခွဲထုတ်လိုက်လက်ချောင်းလေးတွေပြန်ကြည့်တဲ့အခါမှာလက်ချောင်းမှာလက်သေးခွန်လေးတွေတွေ့ရမယ်အကျော်လေးတွေတွေ့ရမယ်ရေခွန်လေးတွေတွေ့ရမယ်အထဲမှာရိုးတွေ့ရမယ်အသားတွေ့မယ်သွေးတွေ့မယ်ရှိသလားမရှိဘူးအဲ့ဒါတွေအလုံးစုပေါင်းထားလိုက်တော့ဘာဖြစ်သွားလဲလက်လုံဖြစ်သွားဟာအဲ့ဒီစုပေါင်းဖြစ်စဉ်ကြီးရဲ့အံ့ဩဖွယ်ရပေါ့အစုပေါင်းရဲ့ဒီအံ့ဩစရာကောင်းတဲ့အစုပေါင်းရဲ့ခံတီးချက်ခုနကစင်ဆက်မပြတ်ဖြစ်စဉ်ရဲ့ခံတီးမှုအခုအစုပေါင်းရဲ့အံ့ဩဖွယ်ရာကြီးရတယ်တခါဖုံးလိုက်ပြန်တော့သဘောတရားပြောက်သွားအတွင်းမှာရှိတဲ့သဘောတရားပြောက်သွားအတွင်းမှာရှိတဲ့သဘောတရားကိုအစုအပေါင်းဆိုတဲ့အံ့ဩစရာကောင်းတဲ့အရာကဖုံးလိုက်တယ်ဖုံးလိုက်ပြန်တယ်အတွင်းမှာရှိတဲ့သဘောတရားကိုအစုပေါင်းအဲ့ဒီအစုပေါင်းကနေပြီးတော့အံ့ဩစရာကောင်းအောင်ဖုံးသွားမလားမိမိတို့ခန္ဓာကိုယ်ကြီးဖြစ်ပေါ်နေတာတရားပြန်ကြည့်အံ့ဩစရာကောင်းလားမကောင်းလားကောင်းတယ်ဒီကုလုံးပြန်ကြည့်သဘင်လေးတွေဘယ်များလာတတ်ကြပါလဲမျက်လုံးဘယ်များလာတတ်ထားပါလဲနော်နှာခေါင်းဝင်မိုးစိမ်ဝင်ဘယ်လိုများပေါက်ပါလဲနှာခေါင်းကဖလက်မြန်မဲ့သောက်တော့ပါလို့ဖြစ်ပါလိမ့်ပေါ့နရွက်ကဘာလို့နာဘေးကနေရှေ့ထွက်လာပါလားဆိုတော့ဒီလိုမဟုတ်နောက်စီနာရောက်ပါလားဆိုတော့လည်းဒီလိုလည်းမဟုတ်ဒီလိုသူ့ပေါင်းဖြစ်စဉ်ကြီးကအံ့ဩစရာကောင်းလားမကောင်းလားကောင်းတယ်အဲ့ဒါလို့အစုအပေါင်းကြီးရဲ့ ဖုံးလောင်းမှုကြောင့်လည်းပဲအံ့ဩစရာအနေအားဖြင့်ဖုံးလောင်းမှုကြောင့်လည်းပဲပါပြောက်သွားလေသဘောတရားပြောက်သွားတယ်အတွင်းသဘောတရားဒါတော့အတွင်းသဘောပြောက်ခြင်းဟာအခုဘယ်နှချက်ရှိပါလဲ3ချက်နော်ဒီအစုပေါင်းရဲ့အံ့ဩစရာဆိုတော့သိသဘာဝမကြောက်ဆန်းကျင်မြင်နော်ဆန်းသလားမဆန်းဘူးလားဆန်းတယ်လူတစ်ယောက်ဖြစ်နေတိတ်ဆန်းကောင်းနေဒီခုနကောင်းစလုံးဖြစ်ဖို့ကတော်တော်ကြီးကိုဆန်းကောင်းကလည်းလူကောင်းနဲ့ခွေးကောင်းတူရဲ့လားမတူဘူးနွားကောင်းတူရဲ့လားမတူနွားကောင်းကြတော့ဂျူလေးတွေပေါက်ခွေးကောင်းကြတော့လည်းနေရွက်အပေါ်ထောင်ပြီးတော့နှုတ်ပြီးချွန်ပြီးတော့အဲ့မှပါလာတော့အတူတူပဲသူလည်းပဲမျက်တိနာတော့အဲ့ဒီအစုအပေါင်းရဲ့ဆန်းကျင်မှုဆန်းကျင်သလားမဆန်းကျင်အစုအပေါင်းရဲ့ဆန်းကျင်မှုကြောင့်လည်းပဲအတွင်းသဘောဟာအကုန်ကြောက်ကြောက်အတွင်းသဘောဘယ်သူမှမတွေ့တော့အမီးရဲ့လက်သားချက်သင်္ဆေမပြဖြစ်ခြင်းရဲ့ဖန်တီးမှုအစုပေါင်းရဲ့ဆန်းကျယ်တာအစုပေါင်းရဲ့ဆန်းကျယ်ခြင်းအဲ့ဒါလို့ဆန်းကျယ်တဲ့အတွက်ကြောင့်အတွင်းသဘောပါဖြစ်သွားလဲပျောက်သွားတယ်ဒေချာကြည့်နော်အဲ့ဒါမှမမြင်ရင်သက္ခုကရဏီမဖြစ်ပါဘူးတဲ့အတွင်းသဘောကိုမမြင်အောင်ခုဖုံးတာတွေကိုတစ်ခုချင်းထုတ်ပြဖုံးလာတဲ့အခါမှာ3မျိုးရှိအမီရဲ့လက်သားမှုကြောင့်အတွင်းသဘောကိုမမြင်ဘူးသင်္ဆက်ဖြစ်ခြင်းရဲ့ဖန်တီးမှုကြောင့်လည်းပဲအတွင်းသဘောကိုမမြင်မြန်ဘူးအစိုးပေါင်းရဲ့ဆန်းကျယ်မှုကြောင့်လည်းပဲအတွင်းသဘောကိုမိမိတို့မမြင်ကြဘူးဘယ်နှချက်လဲ3ချက်ဒါကိုနည်းနည်းနည်းစဉ်းစားကြည့်ကဲနောက်တစ်ခါနံပါတ်4နေရာဖြင့်နံပါတ်4နေရာဖြင့်ပုံသဏ္ဍာန်ဤတဲ့ပုံသဏ္ဍာန်ဤရဲ့လွန်မှုမှုကြောင့်လည်းပဲအတွင်းသဘောကိုမမြင်ကြဘူးပုံသဏ္ဍာန်ဤရဲ့လွန်မှုမှုပုံသဏ္ဍာန်ဤဘယ်လိုလွန်မှုလဲပုံသဏ္ဍာန်ဘယ်လိုလွန်မှုလဲဆိုတော့ခုနကပြောခဲ့တဲ့အစုပေါင်းဖြစ်ခြင်းကြီးမှာကြီးစံပါတဲ့သင်္ဆက်မပြတ်ဖြစ်ပေါ်လာတဲ့အစုပေါင်းကြီးမှာကောင်းလေးတွေနှကောင်းလေးတွေနရွက်လေးတွေဂျိုးပါတဲ့ကောင်တော့ဘာလို့ခေါ်လဲနွားဂျိုးမပါဘဲနရွက်တောင်ပြီးတော့နှုတ်ပြီးချွန်နေတဲ့ကောင်ကကွေးနောက်တကသမင်ရှိရှိနဲ့ဟလာအခုအမျိုးသမီးတွေကြတော့သခင်ချေမျိုးသားတွေကြတော့သခင်တို့ဆိုပြီးတော့ညှက်လိုက်တဲ့အခါကြတော့မျိုးသားတွေကသခင်တို့ညှက်မယ်မျိုးသမီးတွေကသခင်ချေချေထားမယ်အဲ့ဒီစင်ဆက်မပြတ်ဖြစ်တဲ့အစုပေါင်းကြီးမှာမှပုံနေမျိုးမျိုးပေါ်ကြပုံမျိုးမျိုးပေါ်လိုက်တဲ့အခါကြတော့တိရစ္ဆာန်တွေဖြစ်သွားသလိုလူတွေမှလည်းပဲယောက်ျားပုံကမိန်းမပုံကပေါ်ပါသလားမပေါ်ပါဘူးပေါ်ပါတယ်ဒါကတော့ယောက်ျားပဲဟိယောက်ျားတော့မှနော်အနာပြီပြီထောင်တော်မောဒီလိုပုံသဏ္ဍာန်ရှိလို့ရှိရင်ဒါခန့်ကျော်ကြီးဆိုပြီးတော့ပုံကံကအမိယသတ်မှတ်ပြန်အမျိုးသမီးကြတော့လည်းပဲအိန္ဒြေရရသွားလို့ရှိရင်ဘလို့မိသတ်မှတ်ဒါမဟာဆန်းနဲ့ဆိုပြီးတော့ဒီလိုသတ်မှတ်ပြီးတော့ဘာရီယလွန်မိုးတာလဲအမိလွန်မိုးတာမဟုတ်ဘူးပုံသဏ္ဍာန်တွေကလွန်မိုးတာပုံသဏ္ဍာန်တွေကနေပြီးတော့ဘာဖြစ်သွားလဲလွန်မိုးသွားအဲ့ဒါတော့ပုံသဏ္ဍာန်ကလွန်မိုးတဲ့အတွက်ကြောင့်လည်းပဲဘလို့ဖြစ်သွားလဲဆိုတော့အတွင်းသဘောပျောက်သွားဤသံပါတဲ့ဘုံထားလိုက်တဲ့ဘုံကဘယ်နှချက်လဲ၄ချက်အဲ့ဒီဘုံ၄ချက်ဥထားတော့ကြောင်းအတွင်းသဘောအလုံးလုံးမပေါ်တော့ဘယ်နည်းနဲ့မှမပေါ်တော့တာထုံးမပြောရင်ပေါ်ပါမလားမပေါ်ဘူးဘယ်သူမှမပေါ်တော့အတွင်းသဘောကတော့တစ်ချက်တည်းရှိပါတယ်တဲ့အတွင်းသဘောမှာမှအဲ့ဒါလို့အမိအားဖြင့်လည်းပဲအတွင်းသဘောကိုဖုံးလိုက်တယ်စင်ဆက်ဖြစ်တဲ့အားဖြင့်လည်းပဲအတွင်းသဘောကိုဖုံးလိုက်အစုပေါင်းနေရာဖြင့်လည်းပဲအတွင်းသဘောကိုဖုံးပစ်ပုံသဏ္ဍာန်ကြီးဟန်ပန်ကြီးနေရာဖြင့်လည်းပဲအတွင်းသဘောကိုဖုံးလိုက်တယ်အဲဒီဖုံးလိုက်တဲ့အတွက်အတွင်းသဘောမမြင်တော့ပဲနဲ့လူတွေဟာအဲ့ဒီအပြောမှာပဲသိကြသဘောကိုတော့မသိကြဘူးသဘောကိုမသိကြတော့ဘူးအဲ့ဒီတော့ဒီသဘောတစ်ချက်မှာပြောလေးခုဟာအများအားဖြစ်ပါတယ်ဒါလူအနေနဲ့ကြည့်တော့လည်းပဲဒီပုံစံမြင်ရသလိုကျန်တဲ့သားစရာတောက်စရာတွေကြည့်ရင်လည်းဒီတိုင်းပဲတွေ့ရကျန်တဲ့သားစရာတောက်စရာတွေခုနကပြောခဲ့တယ်တရက်ဒီဆိုကြပါစို့တရားဒီမှာတရားဒီဆိုတဲ့အမည်ရှိသလားမရှိဘူးရှိတယ်တရားဒီဆိုတဲ့အမည်ရှိပါတယ်အဲ့ဒီအမည်ကလက်စားလိုက်တော့အဒီမှာတရားဆိုပြီးတရားဒီကသာလို့သိကောင်းတာပဲအဲ့ဒီတရားဒီမှာဟောမျိုးဝဲပေါင်းများယူစိတ်နှလုံးတို့များကြောက်တို့ဆိုပို့ပြီးတော့ကောင်းငယ်ဆိုပြီးတော့ဘလူရဲ့လက်စားချက်လေအမည်ရဲ့လက်စားချက်တရားဒီချင်းတူတာတော့မှအမည်ကွာွားတဲ့အတွက်ကြောင့်အမည်ရဲ့လက်စားချက်ကြောင့်ကောင်းဆိုထပ်ကွာွားအတွင်းသဘောပျောက်တော့နောက်ဆုံးမူရင်းတရက်တီးဆိုတဲ့နာမည်တော်ပျောက်ပြီးတော့စိတ်နှလုံးတို့မြကြောက်လို့ဖြစ်သွားပျောက်သလားမပျောက်ဘူးအတွင်းမိရေအကုန်ပျောက်တယ်နော်အတွင်းရဲ့သဘောတွေအကုန်ပျောက်တယ်နောက်ဆုံးခုနကပြောခဲ့တဲ့အတိုင်းပေါ်မူရင်းနာမည်တော်တဖြည်းဖြည်းပျောက်ပြီးတော့ နောက်ထပ်အမိစိတ်တွေနဲ့ထပ်ပြီးတော့ဖြစ်ပေါ်လာကြတယ်။ဒီတော့ခုတရက်ဒီဆိုတဲ့သဘောတရားမှာအမိရရှိအမိရှိသလိုဒီတရက်ဒီလေးဟာစပြီးတော့အကင်းအပွင့်အပွင့်ရနေပြီးတော့ဒီကင်းလေးပေါ့ဒီကင်းလေးကနေတဖြည်းဖြည်းရင်းလာပြီးတော့အဲ့ဒီလိုစင်ဆက်ဖြစ်စဉ်ရောရှိသလားမရှိဘူး။ရှိတယ်။စင်ဆက်ဖြစ်စဉ်ရှိတရားဖြစ်စဉ်ရှိသလိုတရားဒီသလုံးထဲမှာအခွန်တွေအသားတွေအထဲမှာတရားဒီရှိတယ်ရှိသလားမရှိဘူးသူ့ပေါင်းဖွဲ့စီမှုသူ့ပေါင်းဖွဲ့စီမှုအပေါင်းရဲ့ဆန့်ကျင်ခြင်းလည်းရှိတယ်နောက်ဆုံးအဲ့ဒီတရားဒီရဲ့ပုံကရံပေါ့တချို့တရားဒီကမဲ့လို့ရှင်ဝါတယ်တချို့တရားဒီကမဲ့ရင်หนีတယ်ဝါရဲ့ရောင်ကဂျူတယ်ဟေးหนีတဲ့ရောင်ကသိမ့်မချိုဘူးဆိုတော့ပုံဟန်နေရာဖြင့်ရောရှိသလားမရှိရှိတယ်ပုံကရံနေရာဖြင့်လည်းပဲအတွင်းသဘောကိုဖုံးလိုက်တယ်။ခဲဒီတော့သဘောတရားတစ်ခုပစ္စည်းအရာဝတ္ထုတစ်ခုတစ်ခုပေါ်တိုင်းမှာအပြောဘယ်နှချက်ခုလဲ၄ချက်။ပုံစံနေရာဖြင့်လည်းပြောတယ်။သူ့ပေါင်းနေရာဖြင့်လည်းပြောတယ်။သင်္ဆက်ဖြစ်စဉ်အားဖြင့်လည်းပြောတယ်။အမည်အားဖြင့်လည်းပြောတယ်။အဲ့ဒါလို့ပြောနေတဲ့လူတိုင်းကသိကြသလားမသိကြဘူး။သိတာပေါ့။အပြောနဲ့ပုံစံနေနဲ့ပြောလိုက်တဲ့လူတွေကဒကနဲ့သိရပဲ။ဖြစ်စဉ်နေရာဖြင့်ပြောလိုက်ရင်လည်းချက်ချင်းကိုသိရအမိနာမခေါ်လိုက်ရင်လည်းပဲသူတို့သိရတာပဲတဲ့ဒါဘာလို့သိလဲဆိုတော့မှတ်ထားတာဖြည့်တယ်ကပြောထားဆိုထားလို့မှတ်ထားတဲ့အတွက်ကြောင့်သိရတာအဲဒါလို့အပြော၄မျိုးနဲ့သိတော့ကြောင့်သဘောတရားတစ်ခုကတော့လုံးဝပြောင်းနေတယ်သဘောတရားဘာပြောင်းလဲသဘောတရားဘယ်နှခုပြောင်းလဲတစ်ခုပြောင်းသဘောတရားတစ်ခုပြောင်းပြီးတော့အပြော၄ခုမှပဲမိမိတို့သိရတယ်မြင်ရအပြော၄မျိုးကိုပဲမြင်ပြီးတော့သဘောတစ်မျိုးကိုမမြင်တဲ့အတွက်ကြောင့်မိမိတို့ဟာသိတဲ့ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်မဟုတ်တော့ဘူး။သက္ကုကရဏီမဖြစ်ကြဘူး။အခုမြတ်စွာဘုရားကျတော့အပြော၄မျိုးကိုလည်းသိတယ်၊သဘော၄မျိုးကိုလည်းသိတယ်။အပြော၄မျိုးဥဒ္ဓါသောသဘော၄မျိုးကိုမြင်ပါတယ်။အဲဒါလို့မြင်တဲ့အတွက်ဘာဖြစ်သွားလဲ။သက္ကုကရဏီမျက်စိသိတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။သူ့ကိုလိန်လို့မရဘူး။မျက်စိမြင်တဲ့ပုဂ္ဂိုလ်လိန်လို့ရပါ့မရဘူး။အမီရဲ့လက်သာမှုအတွင်းသဘောသိနေတဲ့အခါကျတော့အမီလက်သာမှုလက်သာပြီးလိန်လို့ရတယ်မရတော့စင်ဆက်ဖြစ်တဲ့ဗန္ဒီမှုဗန္ဒီမှုကြီးကိုသူကသိနေဗန္ဒီမှုကြီးသိနေတဲ့အခါကျတော့သူ့ထမှန်ဗန္ဒီလို့ရရလားမရတော့အစုပေါင်းရဲ့ဆန်းကျင်မှုဆန်းကျင်မှုကိုမြင်နေတော့ဆန်းကျင်မှုသဘောကိုသူကသိနေတဲ့အခါကျတော့ဒါအံ့ဩစရာအကြောင်းမရှိအတွင်းသဘောသိနေတဲ့အခါကျတော့ဩဒါစင်သူ့ပေါင်းရဲ့အစုပေါင်းကြောင့်ဆန်းကျင်နေတာပါအတွင်းသဘောမှာတော့ဆန်းကျင်တာရှိရလားမရှိတော့သူ့မှာအံ့ဩစရာလည်းမရှိတော့နောက်ဆုံးပုံဟန်တို့ရဲ့လွန်မှုခြင်းပုံသဏ္ဍာန်တို့ရဲ့ပါတယ်လေလွန်မှုခြင်းပုံသဏ္ဍာန်တို့ရဲ့လွန်မှုခြင်းလည်းမခါတော့အခုမိမိတို့ကြတော့ပုံသဏ္ဍာန်ရဲ့လွန်မှုခြင်းခါမြို့သားတွေကမြို့သမီးတွေရဲ့ပုံသဏ္ဍာန်လွန်မှုခြင်းကိုခါမြို့သမီးတွေကမြို့သားတွေရဲ့ပုံသဏ္ဍာန်လွန်မှုခြင်းကိုခါဒါပါတော့ဒါမြို့သားမြို့သမီးနှုတ်ပေါင်းလို့နေရမရရဖြစ်လာလို့ရှိရင်မရကြောက်တဲ့လင်းနေကြည့်ဘသူရဲ့လွန်မှုခြင်းခါတာမရရဲ့ပုံတရံလွန်မှုတာဟိုကပြောဆိုပုံတရံနဲ့လွန်မှုလို့ရတယ်နော်ပုံတရံနဲ့ပဲလွန်မှုနေတာသူ့တွေ့လိုက်တဲ့လိုင်းနဲ့ကြောက်နေရပြီဟုတ်လားဘာလွန်မှုဘာနဲ့လွန်မှုတာလဲပုံတရံရဲ့လွန်မှုတာအာဒီပုံတရံကြီးကသူကမှတ်ထားတာကိုကြောက်စရာရဲ့လို့မှတ်ထားတဲ့အတွက်ကြောင့်ကြောက်နေရအများရန်ကြောက်နေရမလန်နိုင်ရကြကြောက်တဲ့မျိုးသမီးတွေလည်းဒီတိုင်းပဲသူ့ရဲ့ပုံတရံကြီးတယ်ဟိုသိခဲ့ရပါပြီလေကြောက်နေရဘာရဲ့လွန်မှုမှုလဲပုံကရံတော့အမီအားဖြင့်လွန်မှုလို့ရတာတော့မရဘူးအမီကလက်စားချက်ပဲရှိတယ်စင်ဆက်ပြစ်စင်အားဖြင့်လည်းပဲဖန်တီးမှုပဲရှိတယ်စင်ဆက်ပြစ်စင်ကဖန်တီးပြဖန်တီးပြဒါတွေကိုမပြောင်းမပြတ်ပါဘူးဆိုတဲ့သဘောတရားနေရာမျိုးကဖန်တီးပြတာပဲရှိလွန်မှုလို့တော့မရဘူးအစုပေါင်းရဲ့ဆန်းကျင်ခြင်းအစုပေါင်းကလည်းဆန်းဆန်းကျင်ကျင်ပဲသူကထုတ်ပြအစုပေါင်းရဲ့ဆန်းကျင်ခြင်းလွန်မှုတာကြတော့ဘာလွန်မှုလဲပုံကရံတရားလွန်မှုတာအခုမိမိတို့တွေ့တယ်ပြင်ပသွားတဲ့ကပစ္စည်းရာဝတ္ထုဖဏလေးတွေကိုသုံးဆောင်လေးတွေအိမ်ကြီးလေးတွေအဝတ်ထည်လေးတွေတွေ့တွေ့တဲ့အခါမှာဘာလို့တွေ့တာလဲဆိုရင်ပုံသဏ္ဍာန်လေးတွေတွေ့အဲ့ဒီပုံသဏ္ဍာန်လေးတွေကကောင်းလိုက်တာကွာလှလိုက်တာကွာကြိုက်တယ်ကွာဆိုတော့သူတို့ရဲ့လွန်မှုမှုခံသလားမခံဟာတယ်ဒါကဘာရဲ့အပျောတွေရဲ့နော်သဘောအပျောရဲ့ပြညတ်တွေရဲ့အခြေအနေတဲ့အဲ့ဒီလိုအပျောရဲ့လွန်မှုမှုပုံသဏ္ဍာန်ရဲ့လွန်မှုမှုခံတော့ကြောင့်အတွင်းသဘောကြီးကလုံးဝပျောက်ပျောက်အတွင်းသဘောလုံးဝပျောက်သွားတယ်သင်္ဆက်ဖြစ်စဉ်ရဲ့ဗာဠိမှုကြောင့်အတွင်းသဘောပျောက်တယ်အစုပေါင်းရဲ့ဆန်းကျင်မှုကြောင့်လည်းပဲအတွင်းသဘောပျောက်အမိနာမတမတ်ချက်တည်းရဲ့လက်စားမှုကြောင့်လည်းပဲအတွင်းသဘောပျောက်တယ်
ဒါတော့ရေးကြည့်တယ်ဒါပြောက်သွားရင်ဒီအပြောလေးမျိုးကြော်ပြီးသဘောတမျိုးတွေ့တာနဲ့တပြိုင်နက်ဘာလို့ခေါ်လဲသက္ခုကရဏီတဲ့သက္ခုကရဏီဝိဇ္ဇာတဲ့ဘုရားမြင်လို့မြင်လိုက်မယ်ဘုရားမြင်လို့မြင်လိုက်မယ်တဲ့ယန္တာတွေမြင်လို့မိမိတို့လည်းမြင်လိုက်မယ်ဒီတော့ရေးကြည့်သလားမရှိဘူးလားကြည့်တယ်သာရတကပြောနေတယ်ဆိုတာကကိုယ်မှာပေါ်လာတဲ့အခြေအနေတွေကိုပေါ်လာတိုင်းအပြောလေးမျိုးကြော်ပြီးသဘောတမျိုးကိုသိဖို့သဘောတမျိုးကိုဘာရလို့မပြောသေးဘူးအပြောလေးမျိုးရဲ့မိမိတို့ပေါ်မှာလဲစားထားတာတွေဖန်တီးထားတာတွေဆန်းကျင်အောင်ပြုလုပ်ထားတာတွေလွန်မိုးထားတာတွေကိုပထမဆုံးသိဖို့ပဲအဲ့ဒါလို့သိရင်ဒီဘက်ကဝိဇ္ဇာပိုင်းထိုင်ရမှာအပြောသည့်အပြောနဲ့ပတ်သက်လို့သူ့ရဲ့အပြည့်အနာခါတွေသိတဲ့အခါမှာသဘောတရားကိုမိမိတို့မြင်လာလိမ့်မယ်အပြောတွေရဲ့အပြင်းနာသာကုန်မှမသိရင်အဲ့ဒီအပြောတိမှာပဲကျင့်တတ်နေရင်သဘောတိပဲရောက်သွားတော့မရောက်တော့ဘူးကိုကအပြောတိမှာပဲကျင့်တတ်နေတာဒီအပြောကနေပြီးတော့မိမိတို့ကိုဘလောက်တောင်ချုပ်ကင်ထားတယ်ဆိုရင်တဲ့အမိတွေကဘာလုပ်တာလဲလှဲ့စားထားတယ်သင်ဆက်ဖြစ်စဉ်တွေကဖန်တီးပြထားမရှိတာကိုရှိနေနဲ့ဖန်တီးပြထားနော်မရှိတာကိုအရှိနေနဲ့ဖန်တီးပြထားသူပေါင်းဖြစ်နေရလဲအဟောဝယ်ရဖြစ်အောင်ဆန်းကျဲတဲ့အနေနဲ့ထုတ်ပြတာအမှန်တကယ်ရတော့သဘောတရားမှာဘာမှဆန်းကျဲတာမရှိသူကဆန်းကျဲအောင်လုပ်ပြတာပုံတရားတွေကလည်းပဲလွန်မိုးထားတာမျက်စိကကြည့်လိုက်လည်းပဲမျက်စိဘာပဲမြင်ရမြင်ရတွေ့သမျှမြင်များအောင်သဘောကျတယ်ဆိုတော့အနေအချင်းဘာလွန်မိုးထားလဲပုံတရားတွေကလွန်မိုးထားတာဒီလိုပုံတရားတွေကလွန်မိုးနိုင်ခြင်းအစုပေါင်းရဲ့အစုပေါင်းကိုမြင်ပြီးအံ့ဩခြင်းစင်ဆက်ဖြစ်စဉ်ကြောင့်စင်ဆက်ဖြစ်စဉ်ရဲ့ဖန်တီးမှုတွေကယုံမထွက်နိုင်ခြင်းအမိတွေရဲ့လက်စားချက်ကနေပြီးတော့မလွတ်မြောက်နိုင်ခြင်းဟာဘာကိုမသိလို့လဲလို့မေးရင်အတွင်းသဘောကိုမသိလို့အတွင်းသဘောကိုမသိသမျှတော့သူတို့ခြေလဲမလားမခြေလဲဘူးလားဘယ်နှမျိုးနဲ့ခြေလဲလဲ၄မျိုးအဲ့ဒါတိတ်ရေးကြည့်တာဗျာဒါကိုအလေးချင်းလေးချင်းကန်းနေအချင်းဘိုးဘဲသရဏပိုင်းကြတော့ညာပြန်လေးချင်းရတယ်လေ့ကျင့်ဖို့သဘောတရားတွေထုတ်ပြလိုက်တဲ့အခါကျတော့ဒီဘက်ကရလက်ပိုင်းဆိုင်ရာရဖို့ရလက်ပိုင်းအသိဉာဏ်တွေကိုဘိုးဘက်ကအလုံးသဘောအလေးကျင့်နေတယ်ထဲလိုက်ရင်မိမိတို့ဟာဒါပြည့်စုံသွားမှာပြည့်စုံသွားမှာဆိုတော့အလုံးသဘောကိုလုံနိုင်ဖို့အတွက်ဒီဘက်ကအသိပိုင်းဆိုင်ရာကိုအများကြီးပြောရအောင်အခုလောကမှာသင်္ဍန်းတွေတက်နေကြတာအများကြီးရှိဘူးဆရာဝန်ကလည်းဆရာဝန်တွေဖြစ်အောင်ဘယ်နှစ်နဲ့လဲ၄၅၆နှစ်ဖြစ်ရနောက်ယင်းနေရာဆိုလဲသူတို့တက်ရဘယ်ဘာသာရက်ပဲဖြစ်ဖြစ်သင်ရိုးအဖြစ်နှစ်ပေါင်းများစွာသင်ရကြလားမသင်ရဘူးသင်ရအလုံးလုံးပဲခါကြတော့ဘယ်နှစ်ဘယ်လောက်မှလုံးရင်ဘလို့သိမယ်ဆိုတာအပိုင်းခါရှိရမရှိသိဖို့အတွက်ကြတော့နှစ်ပိုင်းခါနဲ့အများကြီးသိအောင်သင်ပေးရအလုံးလုံးတဲ့ခါကြတော့ကဲမင်းတို့ဘာခွဲရပြီသွားအလုံးလုံးပြီတော့ဆိုပြီးတော့အလုံးကိုတန်းပြီးခန်းလိုက်ကြတယ်အလုံးလုံးတဲ့ခါကြတော့တစ်နှစ်လုံးမှငနှစ်လုံးမှဒီလိုမဟုတ်ဘူးအခုချက်ချင်းလုံးအသိများတဲ့ပုဂ္ဂိုလ်အခုချက်ချင်းအလုံးလုံးနိုင်ကြလားမလုံးနိုင်ဘူးသိထားတဲ့အတိုင်းပဲသူကအလုံးလုံးနိုင်တယ်အသိများရင်ချက်ချင်းအလုံးလုံးနိုင်အသိနည်းသေးရင်ချက်ချင်းအလုံးလုံးနိုင်ဒါကြောင့်မလို့ဒီဘက်ကဝိဇ္ဇာနဲ့သရဏအသိပိုင်းနဲ့အကျင့်ပိုင်းမှာဘယ်ပိုင်းကိုများများပြောရမလဲအသိပိုင်းကိုများများပြောရမလဲဝိဇ္ဇာပိုင်းပြီးသွားပြီပါရဂူဖြစ်လာအောင်ပြီးသွားရင်လွတ်ပေးလိုက်ရမယ်မင်းတို့ကိုယ့်အကူတာကြည်တာလုံးရပြီတော့လေသိနေပြီရှေ့တရလည်းဒီတိုင်းပဲရှေ့တုန်းကရှင်မြင်နေဆိုရင်ဒါဒီသာဗမောကဆရာကြီးတန်သွားနေ16ရသောပညာရည်တွေအထာရတ16ရသောပညာရည်တွေသင်ပြီးတော့ပြန်သွားတတ်ပြီဆိုပြီးတော့ပြန်လွတ်လိုက်တာပြန်လွတ်လိုက်တော့ပြီးသွားတာပဲတဲ့သူကသူအလုံးလုံးကြပြီတော့ဆိုင်ရဆိုင်ရအုတ်တို့ရဲ့ပညာရည်ကြီးပွားရေးကြီးပွားရေးမြင်ရတာတော့နိစ္စလာမြသင်ရတယ်အလုံးခန့်လိုက်တော့တစ်ချက်တည်းပဲအလုံးလုံးတဲ့အခါမှာလည်းပဲတစ်ချက်တည်းနဲ့ဒီသဘောတရားတွေဟာပါခြင်းပါလာမယ်တော်တော်ကြီးကြာမှလည်းပါခြင်းပါလာဒါပေမဲ့အလုံးပိုင်းနဲ့အသည့်ပိုင်းမှာဘယ်ဟာကိုအဓိကထားရလဲအသည့်ပိုင်းကိုအဓိကထားအသည့်ပိုင်းကိုအဓိကထားတဲ့အတွက်ကြောင့်ဒါကြောင့်ဒီမှာသင်္ကန်းစာတွေနဲ့သိအောင်မျိုးမျိုးဘာသာရပ်တွေအများကြီးသင်ယူပြီးတော့သင်ပေးကြသင်ပေးကြအခုဦးဇင်းတို့လူငယ်တယောက်ပြောဦးတယ်သူကကွန်ပျူတာတက်ကွန်ပျူတာတက်တော့သူတို့သင်ရတာကနေရုံးမှာစက်အခုမှမတွေ့ရဘူးဒါကစာရင်းကြီးပဲသင်နေရသဘောတရားပိုင်းဆိုင်ရာတွေအကြီးအကျယ်သင်ရတာအသိပိုင်းဆိုင်ရာ အသည့်ပိုင်းဆိုင်ရာတွေအကြီးကျယ်တင်ရသင်တော့ကဘွဲတွေရပြီးတော့မှဆက်ကတူသွားတွေ့ဆက်နဲ့သွားတွေ့တော့ဆက်တည်းကဘာဖြစ်လဲဆိုတာသူအကုန်ပြီးခလုံးနှိပ်လိုက်တာနဲ့ပြီးပြီခလုံးနှိပ်ဖို့အလေးချင်းလောက်လေးပဲလိုတော့တယ်ကျန်တာတွေကဘာဖြစ်သွားလဲအကုန်ပြီးပြီဆက်ကိုအသုံးပြုပါအသုံးပြုတာလွယ်သလားမလွယ်ဘူးလားလွယ်လွယ်လေးသိရင်လွယ်တယ်မသိရင်အသုံးပြုလို့ရပါဘူးဒါကြောင့်မလို့ဒီဘက်ကအသိပိုင်းဆိုင်ရာမှာအခုတက္ကုကရဏီမှာပဲမနည်းပြောရတက္ကုကရဏီပေါ်လာတဲ့တရားရင်နဲ့အောက်ဘက်ကဟာရီကဖက်သက်ဖက်သက်နဲ့သူတို့လည်းပဲပေါ်လာမှာဒီတော့တက္ကုကရဏီမျက်စိမြင်ဖို့အတွက်ဘယ်နှချက်ရှိလဲ၄ချက်တဲ့အပြော၄ချက်ကိုလည်းပဲသိရမယ်သဘောတစ်ချက်ကိုလည်းပဲသိရအပြော၄ချက်ဒီမိမိတို့ကိုဘလောက်တောင်နော်မိမိတို့ကိုဘယ်တော့ချောက်ပိုင်ထားတယ်လဲဆိုတော့ဘယ်ပုံပဲနည်းနဲ့ချောက်ပိုင်ထားတယ်လဲဆိုတော့အမိမျိုးမျိုးကလက်သားတဲ့အနေနဲ့ချောက်ပိုင်ထားတယ်။ရှင်ဆက်ဖြစ်တင်ကဖန်တီးတဲ့အနေနဲ့ချောက်ပိုင်ထားတယ်။အစုပေါင်းကြတော့လည်းပဲစမ်းကြယ်မှုအနေအချင်းမိမိတို့ကိုချောက်ပိုင်ထားပြန်ဟော။ပုံတရံနေကြတော့လွမ်းမိုးတဲ့အနေနဲ့မိမိတို့ကိုချောက်ပိုင်ထားတယ်။အတွင်းသဘောပေါ်မှပေါ်သွားတော့မပေါ်နိုင်တော့ဘယ်တော့ဖိထားမှတော့မပေါ်နိုင်တော့မိမိတို့မျက်စိတွေကအမိနာမကလဲလိုက်တဲ့ဟောကိုလက်ထွက်သွားပြီအမိတွေနဲ့တဲ့ဟောကိုလဲနေပြီတဲ့ဒီတော့အတွင်းသဘောမှာတဲ့ပရမတ္ထသဘာဝကတစ်မျိုးတည်းရှိတယ်လို့ပြောပါတယ်အဲ့ဒီတစ်မျိုးဟာလည်းပဲအမိနေနဲ့ပြန်ခွဲရင်တော့နှစ်မျိုးပြန်ဖြစ်ဘယ်လိုနှစ်မျိုးပြန်ဖြစ်လဲဆိုတော့အသက်မဲ့တဲ့ရာဝတ္ထုတွေဆိုကြပါဦးသေပင်တော်တော်ရေးမြေအဲ့လိုသက်မဲ့တဲ့ရာဝတ္ထုတွေမှာပေါက်ပြန်ပြောင်းလဲမှုဆိုတဲ့သဘောလေးတစ်ချက်ပဲရှိအဘူကြောင့်တစ်မျိုးပြောင်းသွားမယ်အေးကြောင့်တစ်မျိုးပြောင်းသွားမယ်ကံဆိုတဲ့ပြုလုပ်မှုကြောင့်တစ်မျိုးပြောင်းသွားမယ်စိတ်ဆိုတဲ့စိတ်ပိုင်းဆိုင်ရာကြောင့်တစ်မျိုးပြောင်းသွားမယ်အဘူအေးကြောင့်တစ်မျိုးပြောင်းသွားမယ်အာဟာရဆိုတဲ့ရှင်တောင်းရှင်လျောင်းဖောင်ရွက်တတ်တဲ့သဘောတရားတွေကြောင့်လည်းပဲတစ်မျိုးပြောင်းသွားမယ်ရုပ်ပိုင်းဆိုင်ရာနေရာဖြင့်အကြောင်းလေးချက်ကြောင့်အမျိုးမျိုးပြောင်းနိုင်တဲ့အတွက်ပေါက်ပြံမှုသဘောတရားတစ်ချက်တည်းရှိတယ်။ရုပ်ပိုင်းဆိုင်ရာမှာပါပဲရှိတယ်။ပေါက်ပြံမှုသဘောတရားတစ်ချက်တည်းရှိတယ်။မိမိတို့ရဲ့ခန္ဓာကိုယ်ဖြစ်သောမသိတတ်တဲ့အရာတွေဖြစ်တဲ့မျက်စိနားနှာခေါင်းရှိရာခန္ဓာကိုယ်မျက်စိကလည်းဘာမှမသိတတ်ပါဘူး။နားလည်းဘာမှမသိတတ်ဘူး။နှာခေါင်းလည်းဘာမှမသိတတ်ဘူး။ရှားတို့ခန္ဓာကိုယ်ကလည်းဘာမှမသိတတ်ဘူး။အဲ့ဒီအရာတွေဒီဘာမှမသိတတ်တဲ့အရာဝတ္ထုတွေဒီပါတော်ကြီးလေပေါက်ပြံပြောင်းနေတတ်တဲ့သဘောကြီးအပူကြောင့်မျက်စိနီလာတယ်အရေးကြောင့်မျက်စိလေးဟာပြန်ပြီးပွေးသွားတယ်ရှိသလားမရှိဘူးလားပေါက်ပြံပြောင်းနေမှုရှိသလားမရှိဘူးလားရှိတယ်အပူကြောင့်မျက်စိနာတယ်ကွာအရေးကြောင့်မျက်စိတွေကြီးလို့ကောင်းနေဆိုတဲ့ပေါက်ပြံမှုရှိသလားမရှိဘူးရှိတယ်အပူကြောင့်နှာခေါင်းနဲ့ပိတ်တယ်ကွာအရေးပတ်လို့နာစည်းတယ်ကွာဆိုတာကိုရှိသလားမရှိဘူးနှာခေါင်းနဲ့ပဲပြောင်းနေမှုသဘောတရားရှိရှားလည်းပဲဒီတိုင်းပဲအပူကြောင့်ရှားတွေကွဲတယ်အပူကူးတွေပေါက်တယ်သာလသာလို့မကောင်းဘူးအရေးကြောင့်သာတာရတာရှိပါတယ်ငါတို့တိုင်းမှာပဲဆိုတော့ပေါက်ပြန်ကြောင်းလည်းမရှိသလားမရှိဘူးရှိတယ်ဒီတော့ယုံဝတ္ထုပိုင်းဆိုင်ရာအားလုံးမှာသဘောတရားနေရာချင်းကြည့်ရင်တစ်ချက်တည်းရှိတယ်တဲ့ဘာသဘောလဲပေါက်ပြန်ကြောင်းလည်းမသဘောဒါပဲရှိယောက်ျားလေးကြည့်တယ်တော့လည်းပဲသူတို့ရဲ့ယုံဝတ္ထုပိုင်းဆိုင်ရာဒီဘာသဘောရှိတယ်ပေါက်ပြန်ကြောင်းလည်းမသဘောမင်းကလေးဆိုတဲ့အမည်ဖြင့်သတ်မှတ်ထားသောအရာဝတ္ထုများသည့်လည်းပဲဒါသဘောပဲရှိတယ်။ပေါက်ပြံပြောင်းလဲမှုသဘောတဲ့။သိပင်လိုသတ်မှတ်ထားတဲ့အရာဝတ္ထုဒီလည်းပဲဒါသဘောရှိတယ်။ပေါက်ပြံပြောင်းလဲမှုသဘော။မတော်ကားတွေတိုက်တွေဟိုးအိမ်အကုန်လုံးမိမိတို့မျက်စိဖြင့်မြင်သည်မျက်စိဖြင့်မြင်သည်အခြင်းမျိုးမျိုးပုံစံမျိုးမျိုးနားဖြင့်ကြားသည်အနံမျိုးမျိုးနှာခေါင်းဖြင့်ရှူလို့ကြိုက်လို့သိသည်အနံ့မျိုးမျိုးခန္ဓာကိုယ်ဖြင့်တွေ့ကြည့်လို့သိသည်များရာဝတ္ထုမျိုးမျိုးပါးစပ်ဖြင့်သာလို့သိသည်များအစားအစာမျိုးမျိုးတို့သည်ဘာသဘောရှိလဲ။ပေါက်ပြံပြောင်းလဲမှုသဘောရှိတယ်။ဒါပဲတခက်တယ်။အတွင်းသဘောကတခက်တယ်ပဲ။အဲ့ဒီပြောင်းလဲမှုသဘောတရားလေးကိုပေါက်ပြံမှုသဘောတရားလေးကိုပဲယောက်ျားပဲဟိမိန်းမပဲဟိဒီပေါက်ပြံမှုသဘောတရားရှိနေသောဖြစ်ပေါ်နေသောပေါက်ပြံမှုသဘောတရားသာလျင်အနစ်ချုပ်အားဖြင့်မပြောင်းမလဲဖြစ်ပေါ်နေသောမျက်စိနားနှာခေါင်းကြာကိုယ်လေးကိုပဲဒါကတော့ယောက်ျားလေးပဲဒါကတော့မိန်းကလေးပဲပုံသဏ္ဍာန်ဤအဖြစ်သတ်မှတ်သလားမသတ်မှောက်လားသတ်မှတ်တယ်အမိနာမအဖြစ်သတ်မှတ်သလားမသတ်မှောက်လားသင်ဆက်ဖြစ်တဲ့အဖြစ်ရောသတ်မှတ်သလားမသတ်မှောက်လားအစုပေါင်းအဖြစ်သတ်မှတ်သလားမသတ်မှောက်လားသတ်မှတ်ကြတယ်အဲ့ဒါလို့သတ်မှတ်လိုက်တဲ့အတွက်ကြောင့်လူတယောက်တွေ့တဲ့အခါမှာမိမိတို့က ယောက်ျားလေးတွေ့တော့လည်းပဲဒါယောက်ျားပဲဘယ်သူပဲပဲပါပဲဆိုတဲ့အမိအားဖြင့်သိတယ်ပုံသဏ္ဍာန်အားဖြင့်သိတယ်သင်္ဆက်ဖြစ်တဲ့အားဖြင့်သိတယ်အစုအပေါင်းအားဖြင့်သိနေကြတယ်အတွင်သဘောပေါက်ပြန်မှုယူတော့မြင်ကြရလားဆိုရင်မမြင်ကြဘူးဘသူကြီးကြီးပေါက်ပြန်လားမပေါက်ပြန်ဘူးပေါက်ပြန်မှုရှိတာကြီးပဲပြင်ပင်တော်တော်ရင်မြင်ကြီးလိုက်တော့လည်းပဲပုံသဏ္ဍာန်အားဖြင့်ပဲကိုကြိုက်တဲ့ပုံစံဆိုရင်ကြီးလို့ကောင်းလိုက်တာကွာလာလိုက်ရကွာဒီလိုဖြစ်လာအမှန်တကယ်အားဖြင့်တော့အဲ့ဒီသစ်ပင်လေးတွေကစိတ်ဆူနေတဲ့အပင်လေးတွေကလည်းအပူဓာန်ကြည့်ရင်စိတ်ဆူရာကနေပါဖြစ်သွားလဲထောက်တွေ့သွားတယ်စိတ်ရာကနေပြီးတော့ဝါဝါတဲ့ညီသွားတယ်နော်ဝါဝါတဲ့ညီသွားတယ်အဲ့ဒီလိုတွေဖြစ်ကုန်ကြဒီတော့သစ်ပင်တော်တော်ရင်မြင်တွေကလည်းဘာသဘောပဲရှိလဲထောက်ပြန်ပြောင်းလဲမှုသဘောပဲရှိဘယ်နည်းနဲ့ပဲကြည့်ကြည့်အနည်းထုတ်လိုက်ရင်အတွင်းသဘောကတစ်ချက်တည်းရှိတယ်တဲ့သစ်ပင်တော်တော်ရင်မြင်ရာဟုတုအလုံးလူမှာရှိနေတဲ့မတိတတ်တဲ့အရာဝတ္ထုအားလုံးဒီဘာသဘောပဲရှိလဲ။ပေါက်ပြန်တတ်တဲ့သဘော။အဲ့ဒီပေါက်ပြန်တတ်တဲ့သဘောမှာအမိတွေသတ်မှတ်။အမိသတ်မှတ်တော့အမိအချင်းခေါင်းပေါ်မှာပေါက်တဲ့ဟာသဘင်ဖြစ်သွားတာပဲ။ဖြစ်သွားသလားမဖြစ်သွားဘူးလား။ဖြစ်သွားတယ်။သဘင်ကြတော့လည်းပဲမျိုးမျိုးရှိသေးတယ်။ယောက်ျားခေါင်းပေါ်မှာပေါက်တဲ့သဘင်ကြတော့ယောက်ျားသဘင်။မျိုးသမီးခေါင်းပေါ်မှာပေါက်တဲ့သဘင်ကြတော့မျိုးသမီးသဘင်ဖြစ်ကုန်ကြ။အဲ့ဒီလိုဖြစ်သလားမဖြစ်ဘူး။ဖြစ်တယ်။ဒီတော့ဒါအမိရဲ့သတ်မှတ်ချက်ကြောင့်ပေါက်ပြန်ပြောင်းလဲမှုကြီးပြောက်သွားသလားမပြောက်သွားဘူး။သဘင်ကရင်ကြည့်ရင်ပြော့သွားတယ်ရင်ကြည့်ရင်မာတယ်။အခုပြော့သေးတယ်နဲ့တို့လိုက်ရင်ပြော့သွားတယ်။ဒါကြတဲ့မိဘူးနဲ့ကောက်လိုက်ဖြောင်းလိုက်လောက်တဲ့လူတွေသဘင်တွေဖြူကုန်တယ်တဖြည်းဖြည်းနော်ဖြူပါယူဝါဒတာကြီးတွေဖြစ်ကုန်တယ်။ပြောင်းသလားမပြောင်းလား။ပေါက်ပြန်မှုအများရန်ဖြစ်နေတာသဘင်နဲ့။အဲဒီတော့ပေါက်ပြန်မှုဆိုတဲ့အနစ်အတွင်းသဘောတစ်ခုရဲ့ရှိနေတာကိုပဲသဘင်မှာမှအမျိုးမျိုးပြောနေကြတယ်သဘင်ဖြူတယ်ကွာသဘင်နီးတယ်ကွာပြောသလားမပြောဘူးလားယောက်ျားလေးသဘင်ပဲမိန်းကလေးသဘင်ပဲပြောသလားမပြောဘူးလားအပြောအမိအားဖြင့်လဲစားလိုက်တဲ့အတွက်ကြောင့်အတွင်းသဘောပေါက်ပြန်မှုကြီးကြောက်သလားမပြောဘူးကြောက်ကြအမှန်တကယ်ရှိတာကတော့ဘယ်ရာပဲကြည့်ကြည့်ရာဝတ္ထုမှန်မှပါဖြစ်နေတယ်ပေါက်ပြန်မှုသဘောပဲရှိတယ်အဲ့ဒီပေါက်ပြန်မှုသဘောကတခုတည်းလားဆိုတော့မဟုတ်သေးဘူးတဲ့အတွင်းသဘောမှာအဲ့ဒီပေါက်ပြန်မှုသဘောကိုပဲသိနေတယ်မိမိတို့စိတ်တရားနေပြီးတော့ဟိုရာလေးတွေပေါ်မှာဖြတ်ကနေဆိုကြည့်လိုက်ရင်ကြည့်ပြီးတော့မြင်ရတဲ့အရာဝတ္ထုပေါ်မှာညွတ်ကျသွားပြီးတော့ဗာလေးပဲလို့ကြည့်လိုက်။ကြားရင်လည်းပဲစိတ်ကလေးကဖြတ်ကနေဆိုကြားရတဲ့အတန်လေးပေါ်မှာညွတ်ကျသွားပြီးတော့ကြည့်လိုက်တာပဲ။အနံ့နိုင်လည်းပဲထိုအနံ့လေးပေါ်မှာစိတ်ကညွတ်ဆိုဖြတ်ကနေဆိုသွားကပ်ရောက်ပြီးတော့ကြည့်လိုက်တာပဲဗာနဲ့မယ်။ကြည့်ဒီတော့ဟောပြန်မှုအရာဝတ္ထုတွေပေါ်မှာညွတ်ကပ်ပြီးတော့လိုက်ပြီးကြည့်နေတဲ့သဘောတရားကိုရှိသလားမရှိဘူး။ကြည့်တယ်အဲ့ဒီသဘောတရားကိုတော့နံနဲ့သာသုံးပေသုံးရပြောတော့နံတရားပေါ့ခုနကဘောပြန်တတ်တဲ့သဘောကိုသာသုံးပေသုံးရပြောတော့ယုတ်တရားအဲ့ဒီလိုယုတ်နဲ့နံနဲ့ဘယ်နှခုပဲရှိလဲနှခုအဲ့ဒီယုတ်နံနှခုအစုအပေါင်းလေးနေတာကိုပဲအမိမျိုးမျိုးသတ်မှတ်ကြတယ်လူဝဲငါပဲပုဂ္ဂိုလ်သတ္တဝါပဲဘာပဲညာပဲကြောင်းအရင်းညာဂုံချောက်ပြီးတော့မိတယ်သတ်မှတ်အမိတွေရဲ့လက်စားချက်ကြောင့်အတွင်းသဘောဖြစ်တဲ့ခုနနှခုအပေါင်းလေးကြောက်သွားသလားမကြောက်ဘူးဘောပြန်မှုသဘောတရားရဲ့ညုတ်ကိုင်းပြီးတည်တတ်တဲ့သဘာဝလေးရဲ့ဒီသဘာဝလေးနှစ်ခုရှိတာကိုပဲပုဂ္ဂိုလ်တွေတတ္တဝါတွေဖြစ်ကုန်ကြတယ်ဆရာဝန်တွေအရှင်ကြီးတွေဖြစ်ကုန်ကြတယ်အကုန်လုံးပြောင်းကုန်ကြတယ်သဘင်တွေကောင်းတဲ့ခြေောက်တွေလက်တွေအကုန်ဖြစ်ကုန်ကြတယ်ဖြစ်သလားမဖြစ်ဘူးလားဘသူကလက်စားလဲအမိရဲ့လက်စားကြအဲ့ဒီအမိရဲ့လက်စားချက်ကြောင့်အတွင်းသဘောဖြစ်သောအောက်ပြန်မှုနဲ့တိမှုလေးဟာလုံးဝပျောက်သွားကြတယ်အောက်ပြန်မှုတိမှုရှိတယ်လို့တော့မထင်ကြတော့ရှိတယ်လို့တော့ထင်ကြသေးရဲ့မထင်ကြတော့ပြောလိုက်တဲ့တရားကြီးနဲ့တက်နေဆိုသိတာဘာသိလဲဆိုတော့ဘသူရေပဲဝါရေဆိုဘသူပဲဝါဝဲသိလိုက်တယ်။ပေါက်ပြန်မှုနဲ့ညွတ်ကိုင်းမိတတ်တဲ့ယုံနံစရာကိုပေါ်သေးရလားဆိုတော့မပေါ်တော့ဘူး။အမှန်တကယ်တော့အတွင်းမှာလုံးဝမပေါက်ပြန်ပဲနဲ့ပုံမှန်အဖြစ်တည်ရှိနေတဲ့ခုနကပြောခဲ့တဲ့သဘောတရားလေးနှစ်ခုဒီသဘောတရားလေးနှစ်ခုအပေါင်းတစ်ခုတည်းဒီရှိနေသလားမရှိနေလား။နှစ်ခုကပေါင်းနေတာတဲ့ခွဲနေယုံနဲ့နံလေးကခွဲနေလားဆိုတော့ပဲမနေပေါင်းနေကြအတူတဘပေါင်းပြီးတော့နေကြအတူတဘပေါင်းနေကြပြင်မဲ့သဘောတရားမတူလို့တာနာမည်နှမျိုးနဲ့ထုတ်ပြနေပုံနေနည်းရတော့လူတယောက်မှယုံနံဟာတွဲနေလားကွဲနေလားတွဲနေနှမျိုးနှစားသောသဘောတရားရှိဒါပေမဲ့အဲ့ဒီနှမျိုးနှစားသောသဘောတရားဟာပြန်ပေါင်းလိုက်တော့သဘောတစ်မျိုးတည်းပဲဖြစ်သွားတယ်နှစ်ခုလုံးပေါင်းနေတဲ့အတွက်သဘောကိုတစ်ခုတည်းလို့ပြောပြီးတော့အဲ့ဒီသဘောတစ်ခုတည်းမှာအပြောကနှမျိုးနဲ့ဖုံးလိုက်လေးမျိုးအပြောလေးမျိုးပုံလိုက်တော့အတွင်းသဘောတစ်ခုဟာလုံးလုံးပြောက်ပြောက်လုံးလုံးပြောက်သွားတော့လူတယောက်တွေ့ရတဲ့တွေ့ရင်ကြောက်စရာကြီးတွေ့ရင်ကြောက်တယ်ကြိုက်စရာတွေ့ရင်ကြိုက်တယ်ဒီလိုတွေဖြစ်ကုန်အမှန်တကယ်ကအတွင်းသဘောကြည့်လိုက်ရင်ကြောက်စရာရှိကြိုက်စရာရောရှိမရှိဘူး အတူတဘောတွေးလိုက်တဲ့နေ့တစ်ပိုင်းနဲ့အမီးတွေဆိုတာပြောပဲရှိပါတယ်ကွာတဘောမှာတော့အမီးတွေရှိသေးလားမရှိတော့ယုံနံတရာကအခုနားလည်အောင်လို့ပေါ်ပြောနေရတာအမှန်တကယ်ကပေါက်ပြံမှုတဘောလေးနဲ့ညွတ်ကိုင်းမိတဲ့တဘောလေးနှစ်ခုပဲရှိအဲ့ဒီတဘောလေးနှစ်ခုကလည်းတဘောနဲ့နေလို့တဘောတစ်ခုပဲလို့ဒီလိုပဲပြောလို့ရဘာကြောင့်တဘောတစ်ခုတည်းလို့ပြောလို့ရလဲဆိုရင်အဲ့ဒီဝိသေသအထူးရာလက္ခဏာအပြင်ပေါက်ပြံမှုနဲ့တိမှုလေးဟာသာမန်နေရာချင်းကြည့်ရင်ဖြစ်ပြက်တစ်ခုတည်းပဲရှိတယ်အတွက်ကြောင့်သဘောတရားအနေနဲ့ကြည့်တော့တစ်ခုတည်းပဲကျန်တော့တယ်သာမန်နေရာချင်းပေါက်ပြံမှုကလည်းပဲအခုဖြစ်ပြီးအခုပြက်သွားတာပဲတိမှုကလည်းပဲအခုဖြစ်ပြီးအခုပြက်သွားတာမလို့သာမန်လက္ခဏာအပြင်ပြောရင်သဘောကနေချက်ပဲကြည့်တော့ချက်ချက်တည်းရှိတော့တယ်ဒါကြောင့်မလို့သဘောတစ်ချက်တည်းမှာပြောကနေခုပုံနဲ့နေခုအဲ့ဒီအပြော၄မျိုးကိုပယ်နိုင်မှုအတွက်အပြော၄မျိုးကိုကျော်နိုင်မှုအတွက်ဟာသဘောကိုသိမှာတဲ့သဘောကိုသိဖို့ကြတော့နှစ်ဆင့်ဖြစ်နေတယ်သဘောမှာအတွင်းသဘောမှာပေါက်ပြံမှုနဲ့သိမှုဆိုတော့ပေါက်ပြံမှုသိမှုကိုပထမဦးဆုံးသိအောင်ကြိုးစားလူတွေးလိုက်တာနဲ့တကြိုင်နဲ့လူတရားမျက်နှာမြင်လိုက်တော့ဖြူတယ်ပြားတယ်နီးတယ်ဝါတယ်ညိုးတယ်မဲတယ်ဆိုတဲ့အကြောင်းတွေ့သလားမတွေ့ဘူးအဲ့ဒီအကြောင်းဟာဖြူတဲ့အကြောင်းဟာအမြဲတမ်းဖြူနိုင်မလားဆိုတော့မဖြူနိုင်ပါဘူးတဲ့။ဒါကတည်းကနေဘူးလို့ရှိရင်တို့မျက်နှာညီသွားမယ်အကြောင်းပြောင်းသွားမယ်။သိနေဘူးတန်ခါလို့ရှိရင်မဲသွားလိမ့်မယ်။ဒီတော့အကြောင်းဟာပြောင်းမလားမပြောင်းဘူး။လူတရားရဲ့မျက်နှာတွေးလိုက်တဲ့နေ့တစ်ပိုင်းနဲ့ကိုကတော့ဖြူတာတွေးရင်ဒီကသဘောကျတဲ့လူကတော့ဖြူကြိုက်တာပေါ့။ကလားကျတော့တို့မဲချင်းချင်းသဘောကျတာပေါ့။အဲ့ဒါလို့ဒီဖြစ်ကြ။အမှန်တကယ်ကဒီအကြောင်းဟာကြိုက်ကြရလဲမဟုတ်ဘူးကြောက်ကြရလဲမဟုတ်ဘူး။မုန်းရလည်းမဟုတ်ဘူးဖြစ်ရလည်းမဟုတ်ဘူးတဲ့သူ့ရဲ့သဘာဝကလို့ရှိနေတယ်။အောက်ပြန်ပြောင်းနေတတ်တဲ့သဘာဝ။ဘလောက်ပဲပြူပွားတဲ့နေဘူးတန်တိတ်ကြည့်သွားရင်ညီသွားမယ်ညိုသွားမယ်မဲသွားမယ်။အေးတန်တိတ်ကြည့်သွားရင်ပြာသွားမယ်နှမ်းသွားမယ်။အေးတဲ့အခါကျတော့အသားပြူတဲ့လူနှာခမ်းလေးပါလေပြာသလားမပြာဘူး။ပြာသွားတာပဲတိတ်အေးသွားရင်ရေခဲရိုက်ကြည့်လိုက်ပြာနှမ်းပြီးကျက်သွားတယ်။အဲ့ဒါအေးကြောင့်ပြောင်းတယ်အပူကြောင့်ပြောင်းတယ်။ဒီတော့မိမိတို့ကမြင်တာကကျေတော့ကသတ်မှတ်ချက်အတိုင်းပဲဖြူရင်ကောင်းတယ်လို့သတ်မှတ်ထားတဲ့လူကဖြူကောင်းတယ်လို့မြင်တယ်။မဲရင်ကောင်းတယ်လို့သတ်မှတ်ထားတဲ့လူကအမဲပဲကောင်းတယ်ကွာ။ဒီလိုပဲသူတို့ကသတ်မှတ်ထားတယ်။ဘာလို့လဲခုကဘာပေါ်မှာလူမျိုးရေးတီတီရှိကြတယ်။လူမျိုးနဲ့လူမဲပြဿနာခဏခဏဖြစ်တယ်။အဲ့ဒါပဲ။အဖြူသမားကဖြူကောင်းတယ်အမဲသမားကလည်းငါတို့လည်းလူပဲကွာ။လူဆိုတော့သူမှလည်းကောင်းချီလက်ပါတာပဲဆိုပြီးတော့ပြဿနာတွေဖြစ်လာမဖြစ်ဘူးလား။ကိုယ်ကောင်းရကောင်းရကိုယ့်ဟာကိုယ်ကောင်းတယ်လို့သတ်မှတ်ထားတဲ့အတွက်ကြောင့်အမှန်တကယ်ကတော့ဖြူရလည်းပဲအဖြူရဲ့ရောင်လည်းပဲပေါက်ပြံကြောင်တဲ့မှုသဘောတစ်ခုတည်းပဲရှိမဲတဲ့အကြောင်းလည်းပဲပါပဲရှိတယ်ပေါက်ပြံကြောင်တဲ့မှုသဘောအဲ့ဒီသဘောတစ်ခုတည်းမြင်လိုက်တာနဲ့တပြိုင်တည်းဖြူမဲရှိသေးလားမရှိတော့ဖြူတာကြီးကသဘောကျစရာကောင်းတဲ့မဲတာကြီးကမကျေနပ်စရာတော့လာသေးလားအမီတွေကလဲသားလို့ရသေးလားအဖြူမဲဆိုတာကအမီရဲ့လဲသားချက်ပဲတဲ့အတွင်းသဘောကတော့ပါပဲရှိတယ်ပေါက်ပြံကြောင်တဲ့မှုသဘောပဲရှိတာအဲ့ဒါကိုနည်းနည်းနည်းနည်းမြင်အောင်ကြည့်ရမြင်အောင်ကြည့်နိုင်ရင်ကိုယ့်အတွက်ချမ်းသာတာမြင်အောင်မကြည့်နိုင်ရင်တော့အမီးရဲ့လက်စားမှုနောက်မှလိုက်လို့ဆုံးပါမယ်။မဆုံးဘူး။အခုကြည့်သားစရာတောက်စရာတွေအမီးမျိုးမျိုးနဲ့ပေါ်တယ်။ပေါ်လာတာဟိုတုန်းကမရှိဘူးတဲ့ဟာတွေ။နိုင်ငံသားလည်းအမျိုးမျိုးကိုခံပြီးတာ။ဒီတွင်းမှာလည်းအမျိုးမျိုးထုတ်လုပ်ကြ။အဲ့ဒီအမီးမျိုးမျိုးနောက်လိုက်ပြီးစားနေကြတဲ့ပုံကိုဆုံးနိုင်ပါ့မလား။မဆုံးနိုင်ဘူး။အရာဝတ္ထုတွေလည်းပဲဒီတိုင်းပဲ။ဒီလိုပဲချင်းကြည့်တယ်ပေါက်ပြန်ပြည့်စည်တဲ့သဘောပါပဲ။ရုပ်တရားကြီးကိုတကယ်ကြည့်လည်းပဲကောင်းတဲ့ခါကောင်းမကောင်းတဲ့ခါပြက်ပေါ့ဒီလိုသွားနေရေခဲတိတာအင်းတခါတည်းဒီမတော်ကကိုယ့်ရဲ့အဝတ်ထည်အားလုံးဟာရုပ်တရားဖြစ်နေတဲ့အတွက်ကြောင့်ပေါက်ပြံကြောင်းနေတဲ့သဘောပဲရှိအဘူးကြောင်းလည်းကြောင်းနေအေးကြောင်းလည်းကြောင်းနေအဲ့ဒါကိုမမြင်နိုင်တဲ့အခါကျတော့ဒါလေးကကောင်းတယ်အခုဒါနောက်ဆုံးပေါ်ဒီကနောက်ဆုံးပေါ်တာမရှိတော့ဘူးဆိုပြီးတော့အကောင်းဖြစ်လားမဖြစ်ဘူးနောက်ဆုံးပေါ်လည်းပဲပါတော်ရှိပေါက်ပြံပြက်စီတဲ့သဘောသိချာတာဉာဏ်နဲ့ကြည့်ဉာဏ်နဲ့ကြည့်လို့တော့မြင်ရည်လားမမြင်ရဘူးဒါပေမဲ့အသိဉာဏ်နဲ့ကြည့်လိုက်ရင်မျက်စိချင်းမြင်ရတယ်လို့ပဲမြင်ရတယ်အဲဒါလို့မြင်ရတဲ့အတွက်ကြောင့်ပါဠိယပြောဟောလဲသက္ခုကရဏီမျက်စိချင်းမြင်တာလေသဘာဝီထဲမှာဒီအကုန်လေးဖယ်လိုက်ထဲမှာဆံရှိနေတယ်ဆိုတာသိတဲ့ပုဂ္ဂိုလ်တိုင်းဟာမျက်စိနဲ့ကြည့်လိုက်တိုင်းသဘာဝကြည့်လိုက်တိုင်းဆံကိုမြင်ရသလားမမြင်ရဘူးမြင်ရတယ်ကုံတယ်ဒီသူတို့သဘာဝဝယ်ပြီးကြိတ်ရက်ကောင်းနေဆံသဘာဝကြိုင်ကြည့်လိုက်တိုင်းထဲမှာဆံအနည်းဘလောက်ကြည့်တယ်အသားဘလောက်ကြည့်တယ်ကြည့်ခွဲလိုက်ရင်ဘယ်လောက်မြတ်မယ်ဆိုတာတို့သိကြည့်လားမျက်စိဖြင့်မြင်ရလားဆိုတော့ဆံဝတော့မျက်စိဖြင့်မမြင်အောင်ဒါပေမဲ့တို့သိသလားမသိဘူးအဲ့ဒါလိုပဲတဲ့မျက်စိဖြင့်မြင်ရတာထက်တော့မှသေချာသေးတယ်ဟုတ်လားအဲ့ဒါလိုသိတာကိုဘာလို့ခေါ်လဲသက္ကုကရဏီ ဒီတိုင်းပဲတဲ့မိမိတို့ဟာ2မျိုးရှိရင်2မျိုးလုံးကိုသိတော့မှမြင်တယ်လို့ခေါ်တာတဲ့2မျိုးရှိတာကို1မျိုးတည်းပဲသိနေရင်အဲ့ဒီပုဂ္ဂိုလ်မြင်တယ်လို့ခေါ်လို့ရပါ့မရဘူးအကမ်းပဲတဲ့ဒါကဘာမှမသိသေးဘူးတဲ့ဒီလိုပဲပြောလို့ရတယ်အတ္တကြီးတာငယ်တာနဲ့ရုပ်သောတာယုတ်တာတာပညာတတ်တာမတတ်တာမဆိုင်ဘူးတဲ့သဘောတရားနဲ့အပြော2မျိုးရှိ2မျိုးလုံးသိတော့မှအဲ့ဒီပုဂ္ဂိုလ်ကိုဘာလို့ခေါ်လဲသိတဲ့ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်အသက်ဘလောက်ကြီးကြီးဒီ2မျိုးမှမသိဘူးဆိုရင်ဒီ2မျိုးရှိနေတာကိုမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုမမြင်သေးဘူးကွာအတက်ကြီးပြိမဲ့ကမ်းနေတုံးပဲဆိုပြီးတော့ဒီလိုပြောလို့ရရင်ဒီလိုပြောရင်ရသလားမရဘူးလားရတယ်တဲ့ခရယောတာသေချာကြည့်ပါတဲ့ဒီတစ်ချက်တည်းပဲတော်တော်အရေးကြီးတယ်တက္ကုကရဏီဖြစ်ဖို့အတွက်အပြော4မျိုးရဲ့နောက်မှာဗာ2မျိုးရှိနေလဲသဘော2မျိုးရှိနေတယ်သဘော2မျိုးဟာခုနကတင်ပြခဲ့တဲ့အတိုင်းပဲသဘော2မျိုးဒီအပြော၄မျိုးကဖိတ်ထားတော့ကြောင့်အဲ့ဒီသဘော၄မျိုးကလုံးလုံးမပေါ်တော့လုံးလုံးမပေါ်တဲ့အတွက်ကြောင့်မိမိတို့ကတခါတည်းအပြော၄မျိုးနဲ့တင်မဲ့ရန်နေဖြစ်နေကြတယ်ပျော်နေကြတယ်ငိုနေကြတယ်အစုံဝဖြစ်နေရဂျွန်းလုံးမောက်ကုန်ဖြစ်နေကြသဘောတရား၄မျိုးထဲမှာပေါက်ပြန်ပြောင်းလဲမှုသဘောလေးတစ်ချက်သာတည်တာနဲ့တပြိုင်တည်းအဲ့ဒီပုဂ္ဂိုလ်ကိုဘယ်အရာကကြောက်အောင်ထောက်လို့ရမလဲဘယ်အရာကမှကြောက်အောင်ထောက်လို့သဘောတည်နေတယ်ပေါ်နေပြီအဲ့လိုကြောက်အောင်ဆောက်လို့မရလို့ဘယ်ຢာကလည်းကြိုက်အောင်ပြီးလို့လို့ရမှာတော့ဘယ်ຢာကမှကြိုက်အောင်ပြီးလို့လို့လည်းမရတော့ဒီတော့ကြိုက်ခြင်းနဲ့ကြောက်ခြင်းနဲ့မရှိတော့ရင်အဲ့ပုဂ္ဂိုလ်ကငြိမ်သက်မလားမငြိမ်သက်ဘူးကြောက်တဲ့အတွက်လည်းမတုံ့လို့ရတော့ကြိုက်တဲ့အတွက်လည်းမတုံ့လို့တော့အဲ့လိုမတုံ့လို့တဲ့အတွက်ကြောင့်မပင်မတော့တုံ့လို့ရင်ပင်မတာကြိုက်တဲ့အတွက်ဒီလိုလှုပ်ရှားနေရင်ပင်မသလားမပင်မဘူးလားဒီလိုကြိုက်မှုမှမရှိတော့ရင်အဲ့ဒီအရာတွေအတွက်သူလှုပ်ရှားမှုမရှိတော့အပင်မခံမှုမရှိတော့ကြောက်เสียမှမရှိရင်အဲ့ဒီကြောက်เสียအတွက်ပြေးရလောမှုလည်းမရှိတော့သက္ခုကရဏီဖြစ်တာနဲ့တပြိုင်နဲ့ကြော်လိုက်သမ်းပါတဲ့ဥပသမာရတဲ့ကိုယ်လည်းမပင်မမှုစိတ်လည်းမညှင်းသွားတော့ဘူးအရေးတွင်းနောက်တစ်ချက်ထပ်ထွက်လာတယ်သက္ခုကရဏီတဲ့အတွင်းသဘောကိုလည်းသိတယ်အပြင်ပြောကိုလည်းသိတယ်ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်များသည်ဘာဖြစ်သွားမလဲဥပသမာရကိုယ်စိတ်နှစ်ပါးညှိနှွားလိုက်မယ်ဘာကြောင့်မှသူတို့မလုပ်ကြတော့ပါဘူးတဲ့ဘသူကမှ66သူမကြောက်တော့ဘူးဘသူကမြောက်မြောက်သူမမြောက်တော့ဘူးဘလောက်ပဲပြောစရာကြီးဖြစ်နေဖြစ်နေပြောစရာစရာတကယ်တော့ဘာမှရှိတာမဟုတ်ပါဘူးဘလောက်ပဲမုန်းစရာပြင်းစရာကြီးဖြစ်နေဖြစ်နေပြင်းစရာမုန်းစရာဆိုတာလည်းရှိရလားမရှိပါဘူးကွအဲ့လိုပြောအောင်ပြင်းအောင်ကြောက်အောင်မုန်းအောင်ဖြစ်အောင်ဘသူကလုပ်နေတာလေအမီတွေကအမျိုးမျိုးလုပ်နေတာတဲ့ကိုသားကတမီးဆိုရင်ဟိုတနေ့ကပြောခဲ့တဲ့အတိုင်းမောကာမတုထဘက်မှာမချစ်မလားချစ်ရင်လာယူကာမတုခဘက်ကိုရောက်သွားတယ်။ကာမတုခဘက်ကိုရောက်သွားတာဘာနဲ့ရောက်သွားတာလဲ။အမိတွေနဲ့ရောက်သွားတာ။အပြောတွေနဲ့ရောက်သွားတာ။လောကကဒီလိုသတ်မှတ်ထားတဲ့ဒီလိုပြောတွေကြောင့်မိမိတို့ကဓာရီနဲ့ပြောပါလေဆိုတဲ့ကာမတုခဘက်ရောက်သလားမရောက်ဘူး။ရောက်တယ်၊ဒါနဲ့ပြောတယ်၊သမီးနဲ့ပြောတယ်။တကယ်တော့ဒါသမီးဆိုတာသူတို့မှရုပ်တရားရှိနေတဲ့အတွက်ကြောင့်အဲဒီရုပ်တရားလေးဟာဖောက်ပြန်ပြည့်စည်တတ်တဲ့သဘောရှိလားမရှိဘူး။ရှိတယ်မိမိတို့ခန္ဓာကိုယ်ကြီးလည်းပဲဒီယုတ်တရားကြီးရှိတဲ့အတွက်ပေါက်ပြံပြောင်းလဲတတ်တဲ့သဘောရှိတာပဲတဲ့။ပေါက်ပြံပြောင်းလဲတတ်တဲ့သဘောဟာအတိအကျကိုပြ။မချင်းမလာဘူးချင်းလာ။ဒီတော့လောကကြီးမှာကိုယ့်ကိုယ်ကိုကဟိုအဖြစ်ဆုံးပဲ။အာသမီးကြီးပြည့်ယုတ်တာကြီးဖြစ်တယ်ဆိုပေမဲ့နောက်ဆုံးမှာဘုသူ့ကိုဘုရားအဖြစ်ဆုံးတယ်။ကိုယ့်ကိုယ်ကိုအဖြစ်ဆုံး။ကိုယ့်ကိုယ်ကိုဖြစ်တယ်ဆိုတော့ကိုယ့်ကိုယ်ကိုကအမြဲတမ်းလာနေတယ်လို့လည်းခင်ရတယ်။လူတိုင်းကကိုယ့်ကိုယ်ကိုလတယ်လို့ထင်ကြတာပဲ။နော်ဟိုကင်စာယောဂဖြစ်လို့သမင်းတွေကျွတ်သွားလည်းပဲအဲ့ဒါသမင်တုလေးတွေပြန်တက်ပြီးတော့ကိုယ့်ကိုယ်လတယ်ဆိုပြီးနေတဲ့လူတွေရှိ။နောက်သူကသက်ကြီးလာလို့ငငယ်တုံးကလို့ဟိုကြီးကြီးလေးလေးပြပြပြပြမဟုတ်တော့ဘူး။ဒါဘိုက်တွေစုဖင်းနေကောက်နေလေကိုယ့်ကိုယ်ကိုအဖြစ်ဆုံးလို့ကိုယ့်ကိုယ်ဖြစ်တဲ့အတွက်ကိုယ့်ကိုယ်ကိုလတယ်ပဲထင်ကြတာ။ကိုယ့်အပုံသိုးကြီးတို့လားဘေးကချင်းပုံသိပ်သိုးပေမဲ့ကိုယ့်ကိုယ်ကြတော့သိုးရဲ့လား။မဆုံးဘူးလူတိုင်းကိုယ့်ကိုလာကိုယ့်ကိုလာလို့ကိုယ်လာကြည့်ရင်တော့မခံနိုင်ပါဘူးကွာဆိုတာဖြစ်တာအဲ့ဒါပဲဘက်ကလည်းဆိုတော့ကာမတုခပဲမချင်းမလာဘူးချင်းလာတယ်ဆိုတာအဲ့ဒါပဲကိုယ့်ကိုယ်ကိုပြန်ကြည့်အချိန်မရွေးလာနာမည်လေးတောင်ပြောမခံနိုင်ဘူးတဲ့ဒါပါပဋိပယ်ဆိုခုနပြောခဲ့တဲ့အတွင်းသဘောမှမသိပဲအတွင်းသဘောမှကိုယ်စီမှာပါရှိနေဒီယုတ်တရားကြီးကပေါက်ပြန်ပြောင်းလဲတဲ့သဘောပြပြပေါက်ပြန်ပြောင်းလဲလို့ပဲပုံသဏ္ဍာန်တွေကရွေးလာပြီတဲ့ဒီရွေးရွေးနဲ့ပြဒါပေမဲ့အဲ့ဒီပေါက်ပြန်ပြောင်းလဲမှုကြီးကိုမမြင်အောင်သင်္ဆက်ဖြစ်စဉ်ကဖန်တီးပြတာသင်္ဆက်ဖြစ်စဉ်ကပေါက်ပြန်သွားတဲ့အရာလေးကိုဒါခါတည်းဖြတ်ခနဲ့ဆိုအစ်စ်ကလေးပြန်လှုပ်လိုက်တော့ပေါက်ပြန်မှုကပေါ်သေးလား မပေါ်တော့စင်ဆက်ဖြစ်ဖြစ်အခုမြင်တယ်အခုမြင်တာလေးကဖြတ်ကနေပြောက်ပြီးတော့နောက်မြင်တာလေးကအသာထိုးလိုက်နောက်မြင်တာကအသာထိုးလိုက်တော့မြင်ကွင်းဟာသတ္တမတ်ရဲ့လို့ဖြစ်နေတော့လူတရားကိုကြည့်တယ်ဒီနေ့ကြည့်တော့လဲဒီပုံစံပဲနောက်နေ့ကြည့်တော့လဲဒီပုံစံပဲဘာကအသာထိုးရတာလဲစင်ဆက်ဖြစ်ဖြစ်မိမိတို့လည်းစင်ဆက်ဖြစ်ဖြစ်ရတကားလဲစိတ်တရားလည်းပဲခြေစိတ်ပြောက်နောက်စိတ်ပေါ်ခြေစိတ်ပြောက်နောက်စိတ်ပေါ်နဲ့စင်ဆက်ဖြစ်နေလာတယ်ယုတ်တရားလည်းပဲကံကြောင့်ဖြစ်တဲ့ယုတ်ကပြတ်သွားပြီမဲ့စိတ်ကြောင့်ဖြစ်တဲ့ယုတ်ကပြုံးပြုံးဆိုမျက်နှာလေးကပြုံးတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကပြတ်သွားပြီမဲ့ဥဒုကြောင့်ဖြစ်တဲ့အပူရဲ့ကြောင့်ယုတ်ကပေါ်ပြန်အပူရဲ့ယုတ်ကဇာတုလို့မှပြတ်သွားပြန်တော့အာဟာရဇာတာလို့သောက်သားလို့ဒီယုတ်တရားကပြန်ခုဆိုတော့ကံစိတ်ဥဒုဟာရအကြောင်းတရား၄ပါးဒလဇတ်ခုနေတဲ့အခါဒီယုတ်ကြီးဟာစင်ဆက်ဖြစ်တဲ့အပြင်သတ္တမတ်တယ်လို့မြင်နေရဖန်ပြီးပြတာဘသူကဖန်ပြီးပြတာလဲစင်ဆက်ဖြစ်တဲ့အပြင်ဖန်ပြီးပြတာအမှန်တကယ်ရတော့မနေ့ရုပ်နဲ့ဒီနေ့ရုပ်တူသေးလားမတူဘူးမတူလို့ပဲပြအနာမကြီးကျယ်ပြပြပြီမဲ့အတွင်းသဘောကဖောက်ပြန်ပြောင်းလဲတတ်ပါတယ်မတူပါဘူးဆိုတာကိုအကြီးကျယ်ကိုပြလာပြီမဲ့ကိုကတစ်ချက်မှမမြင်ဘာလို့မမြင်လဲဆိုတော့ခုနကပြောတဲ့ကောင်ကဝင်ပြီးဖုံးလိုက်တယ်စင်ဆက်ဖြစ်စဉ်ကဝင်ဖုံးလိုက်တော့သဘောမှတခါသေးတယ်ပဲထင်ကြတသက်လုံးဒီရုပ်ဒီနာဒီခန္ဓာနဲ့မနေ့ကလည်းငါပါပဲပါဒီနေ့လည်းငါပါပဲနောက်မှလည်းငါပဲလို့ဒီတိုင်းပဲထင်နေကြဘယ်သူရဲ့ခန္ဓာကြီးလဲစင်ဆက်ဖြစ်စဉ်ရဲ့ခန္ဓာကြီးအဲ့ဒါကိုမြင်လိုက်တာနဲ့တပြိုင်တည်းဖောက်ပြန်မှုကိုတွေးမှာပဲဖောက်ပြန်မှုဆိုတော့အခုထိုင်နေရင်းနဲ့ဟိုလူတွေကတခါတည်းဟိုပြောင်းပြီးပြောင်းဟိုရွေ့ဒီရွေ့အကုန်လုံးလက်လုံးချီလုံးအများအားဖြင့်ပြောင်းနေရအဲ့ဒါတခုပြောင်းရင်တခုသေးသလားမသေးဘူးလားသေးတာပဲအများအားဖြင့်သေးနေတာအဲ့ဒီသေးနေတာကိုမတွေ့တဲ့အခါကျတော့တဘောမှတစ်ခါပဲသေးတယ်ထင်တာအခုကတော့ချိန်တိုင်းသိနေရတယ်။သူရဲ့တဘာဝအဲ့ဒီလိုချိန်တိုင်းသိနေတာကိုသာသုံးပေသုံးရပြောတော့ဘယ်လိုဖြစ်သွားလဲ။ဖောက်ပြန်မှုတဲ့။ဖောက်ပြန်မှုကိုကိုကမသိဘူး။ဖောက်ပြန်မှုကိုဒီမှာရှိနေတာကြီးကိုမမြင်ဘူး။ဘာလို့မမြင်လဲဆိုတော့ခုနပြောခဲ့တဲ့အတိုင်းအမိတွေကဘုံနာတယ်၊စင်ဆက်ဖြစ်စဉ်တွေကဖိထားတယ်။ဆံကြံအစုအပေါင်းကြီးကလည်းပြက်မှမပြက်ပဲ။အစုအပေါင်းကြီးကလည်းဝုံနဲ့ပြုတ်ဝဲသွားတာမဟုတ်တော့အစုအပေါင်းကြီးရဲ့ဆံကြံမှုကလည်းပဲတော်တော်အံ့ဩမှုကောင်းတယ်။သူကလည်းဖွဲ့စည်းပြထားတော့ကိုကဒါကြီးဒီကြီးဖောက်နေတယ်ထင်တာ။ဒီရတဲ့ပုံသဏ္ဍာန်ကလည်းပဲကိုကိုလွှမ်းမိုးထားပြန်တယ်။အဲလိုလွှမ်းမိုးထားတဲ့အတွက်ကြောင့်အတွင်းသဘောတွေအကုန်ပျောက်သလားမပျောက်ဘူးလား။ပျောက်တယ်။ဒါကိုသိရင်အတွင်းသဘောကိုသတိလေးတာထားကြည့်။မိမိပညာသတိတာလျင်ဒါသေးပဲ။ကိုကိုကိုကူရမယ်သေး။ကိုရဲ့ပညာနဲ့သတိတဲ့အခုပြောတာလေးတွေတော့သိသွားပြီ။သိသွားတဲ့အခါကျတော့အဲ့ဒီအသိဟာသတိလေးထားလိုက်ရင်မိမိတို့ရဲ့ယုံနာခန္ဓာပေါ်မှာအောက်ပြမှုသဘောတရားသိမှုသဘောတရားလေးတွေဟာသတိထားလိုက်ရင်ပေါ်လာလိမ့်မယ်။ကိုကသိနေပြီဟိုဒီသဘောရှိတာသိနေတော့ဒီသဘောကိုသတိနဲ့ဖန်ပြီးကြည့်ရင်ပေါ်မလားမပေါ်ဘူးလား။ပေါ်တယ်။အဲ့ဒါသတိနဲ့ပညာသေးပဲတဲ့။ဒီတော့ရှင်းရှင်းပိုင်းဘက်ကိုတစ်ခါကူးလိုက်။သကုကရဏီဖြစ်ဖို့အတွက်အခုအပြောပိုင်းမှာတော့အပြောလေးချက်မှာသဘောတစ်ချက်မှာအပြောလေးချက်ဖုံးတာကိုပေါ်လွင်အောင်ပြောပြီးသွားပြီ။ဟိုဘက်ရှင်းရှင်းပိုင်းမှာအခုပဲပြောလိုက်ပါတယ်တဲ့အတိနဲ့သတိဟာသေးပဲတဲ့အတိနဲ့သတိကြီးနေရင်ဒီຢာတွေကိုမိမိတို့သိလာလိမ့်မယ်အပြောလေးမျိုးကိုလည်းမြင်လာလိမ့်မယ်သဘောတစ်မျိုးကိုလည်းသိလာလိမ့်မယ်သတိနဲ့ပညာမြန်မာလိုဘာသာပြန်သတိဆိုတာကအဲ့ဒီအာယုံပေါ်မှာကတ်နေတာဟောင်းပြန်မှုပေါ်မှာစိတ်ကသွားကတ်ရင်ဘာလို့ခေါ်လဲသတိရပြီတဲ့ဟောင်းပြန်မှုဆိုတဲ့သဘောတရားမှစိတ်သွားကပ်မိရင်အဲ့ဒါသတိရတာဒီလိုဟောင်းပြန်မှုသဘောတရားကိုဟောင်းပြန်မှုသဘောတရားရဲ့လို့ပထမဦးဆုံးသိတာကပညာတဲ့ဒါကြောင့်ဟိုဘက်ရှင်းစဉ်ပိုင်းမှာအရှင်းပိုင်းမှာသဘောအရှင်းပိုင်းသဘောမှာဘယ်နှလုံးတွေ့လဲဆိုတော့သိတာရဲ့တွေးတာရဲ့ကတ်တာရဲ့တွန်းတာရဲ့ပြီးနေတာရဲ့အောက်ပိုင်းကသုံးခုကထပ်တွေ့တော့အပြောအလုံးရှင်းတာမှုယက်တိမှုဆိုပြီးတော့အဲ့လိုသွားတွေ့အဲ့ဒါမြန်မာလိုဘာသာပြန်လာလို့ပါဠိလိုပြောရင်မက္ကင်ဖြစ်ပါပဲဓမ္မရည်တိဓမ္မသင်္ကပ္ပကိုရေးထားတယ်ဓမ္မရည်တိဓမ္မသင်္ကပ္ပကိုကိုယ်စီမှာဘယ်လိုဖြစ်တယ်လဲဆိုတာသိအောင်တော့လိုရင်းချုပ်ကတော့ခုနကပြောခဲ့တဲ့သတိပညာနှစ်ခုသတိပညာနှစ်ခုဆိုတော့အခုမသိသေးတဲ့ပုဂ္ဂိုလ်ကတော့သတိထားရင်ဘာလို့သတိထားလို့ရမလဲဘာမှသတိထားလို့ရမှာမဟုတ်မသိပါဘူးလို့ကမှသတိဆိုတာတရားအယုံပေါ်မှာကတ်နိုင်မှာမကတ်နိုင်ဘူးဒါပေမဲ့သိတာပြီးတော့တရားအာယုံမစိတ်မရောက်ရင်လည်းပဲသတိမရဘူးလို့ပြောတယ်။သိတာပြီးတော့မကတ်ရင်လည်းပဲဒီတရားကိုမိမိတို့ထပ်ပြီးတော့ခါခါနာနာသိပါမလားဆိုရင်မသိတော့ ဒီတော့မဂ္ဂင်၈ပါးမှာအချုပ်ဟာအဲ့ဒီနှစ်ခုပြန်ကြ။ဘာနဲ့ပါလဲ။သတိနဲ့ပညာ။သတိနဲ့ပညာဘယ်လိုရှင်းထွက်လာလဲဆိုတော့ဘုရားကပညာကိုရှင်းထုတ်ပြီးဟောတယ်။ဓမ္မဒိဋ္ဌိဆိုပြီးတော့ပညာကိုရှင်းထုတ်ပြီးဟောတယ်။ရှင်းစဉ်ပိုင်းမှာတစ်မျိုးရှိသေးတယ်။နည်းနည်းညံထုံတဲ့ပုဂ္ဂိုလ်၄တဲ့ပုဂ္ဂိုလ်ပြင်းအားနာတဲ့ပုဂ္ဂိုလ်တွေအတွက်ကြတော့ရှင်းစဉ်ပိုင်းတစ်ပြေးပြေးနဲ့ဟောခြေကံပြီးနေတဲ့ပုဂ္ဂိုလ်တွေဇရွတ်ဆွဲပြီးခေါ်ရတယ်လို့ခေါ်တဲ့နည်းရှိတယ်။ဒါနပြုပါတဲ့ဒါနကတာပရမဥလုံးခေါ်တယ်လူပါတဲ့ကြည်ရလေးလူလူတယ်ဆိုတဲ့အလုပ်ဟာလူတိုင်းလုပ်နိုင်လားမလုပ်နိုင်လားလုပ်နိုင်တယ်အေးဒီဖြစ်ပျက်တွေဒီပြညတ်ကိုကြော်ပြီးပရမတ်ကိုမြင်အောင်ကြည့်ဆိုတာလူတိုင်းလုပ်နိုင်မှာမဟုတ်လူကခက်ခက်တော့ညံကောင်းတဲ့လူတွေတော့ကြတော့အခက်တင်လိုက်လို့ရဒီဓမ္မစက်ကြတော့အခက်တင်လိုက်အလွယ်တင်တဲ့နည်းလေးရှိသေးတယ်ညံတုံတဲ့ပုဂ္ဂိုလ်ကြတော့တရွတ်ဆွဲယူပါအယုဇ္ဇာဘလို့ဆွဲလဲဆိုတော့ဒါနလုပ်ပါလှူလိုက်တန်းလိုက်ပါဘူးဆိုပြီးတော့ဒါနကတာဒါနလုပ်ရုံနဲ့မပြီးဘူးဘလောက်လှူလို့ကိုကျင့်သီလမရှိရင်ဒုက္ခရောက်မှာပဲဘယ်သူမှလက်ခံမှာမဟုတ်ဘူးဆိုပြီးတော့သီလပိုင်းဆိုင်ရာထားဟောတယ်အကျင့်လည်းကောင်းပါသေးအကျင့်မကောင်းမဲနဲ့လူနေရင်လည်းပဲအဓိပ္ပာယ်မရှိဘူးဆိုပြီးအဲ့ဒါလို့အကျင့်လည်းကောင်းတယ်လူလည်းလူမယ်ဆိုရင်တက်ခါဆိုတဲ့နတ်ရွာသူကတိဆိုပြီးတော့အဲ့ဒီဟာတွေထိုးပြထိုးပြတော့နည်းနည်းထုံပေပေကောင်ကဒီဆန္ဒဒုက္ခလေးရမယ်ဆိုတော့နှ ảy ဝဒုက္ခတိပဲသူကသိရောက်လာ။ရောက်လာတော့အဲ့ဒီဘက်ကိုလူပြတန်းညာသီလဆောက်တည်ကြနေအဲ့ဒီနှ ảy ဝဒုက္ခတိပဲသိရောက်နေတဲ့အချိန်မှာပဲတခါဒါရီယာအဖြစ်တွေပဲဆိုပြီးတော့ကာမနာအာရိနဝကထာဘလောက်ပဲနှ ảy ဆန္ဒဖြစ်ဖြစ်ကွာအိုနာသေးဆိုပြီးဒုက္ခတွေပြန်ထုတ်ပြအဖြစ်တွေပြန်ထုတ်ပြ။ဒါကထုံပေပေသမားကိုဆွဲတယ်နီး။ဘာနိသလဲဒါနာရောသီလရောတက်္ကရောမက်္ကရောအဲကတော့ကာမနာအာရိနဝတို့ပြီးတဲ့အခါကျမှမေဃကထာဆိုပြီးတော့ဒီလမ်းကြောင်းကိုဖျက်ပြတယ်ခင်ဗျာဝေးလာနေတာဝေးတယ်သူကဝေးတယ်ညံထုံလို့ထုံတဲ့ပုဂ္ဂိုလ်လည်းမရရအောင်ဆွဲတာညံတဲ့ပုဂ္ဂိုလ်ကျတော့ဓမ္မစပြတယ်မေခင်ဖြစ်ပါတန်းပြီးတော့ထိုးပြစကားလေးနှခုပြောလိုက်တယ်အစွန်းတစ်ဖက်တော့မရောက်သေးနဲ့အစွန်းတစ်ဖက်မရောက်ရင်ရှောင်ရမယ့်အရာကိုပေါင်တက်လိုက်ရပေါင်တက်လိုက်ရင်အလဲစရာရှိတယ်အလဲလမ်းကြောင်းမှာအသည့်ပိုင်းဆိုင်ရာအပြင်ဒီလိုသိကြပါဒီလိုသိပြီးတော့အဲ့ဒီအသည့်ကိုမိမိတို့ဒီမှာကြည့်အောင်ဒီလိုမိမိတို့ရဲ့စိတ်ထဲမှာဒီသဘောတရားတွေရောက်အောင်ကြိုးစားလိုက်စမ်းပါတဲ့အဲ့ဒါအကျင့်ပိုင်းကိုခေါ်တယ်သရဏအကျင့်ပိုင်းမှာသမာဓိဒိဋ္ဌိအသည့်ဖြစ်ရထွက်တယ်အသည့်ဖြစ်ရထွက်တယ်ဆိုတာအခုပြောခဲ့တဲ့အတိုင်းပညာဒါကပညာပဲဒါကအပေါ်ပြောပဲဒါကပရမတ်ပဲလို့သိတယ်အဲ့ဒါလို့သိတာဘာလို့ခေါ်လဲသမာဓိဒိဋ္ဌိအသည့်မှန်ကန်တဲ့အသည့်ပေါ့အပြောအပြင်းလည်းပဲရှိနေတာကိုသိတယ်သဘောအချင်းလည်းပဲရှိနေတာကိုသိတယ်။အဲ့ဒါလို့သိတာမြင်တာကိုဘာလို့ခေါ်လဲ။သမာဓိကြီး။အဲ့ဒါသိတာတဲ့မြင်တာတဲ့အတူတူပဲသမာဓိကြီးမံကံညီညို့အသွွတ်တော့အမြင်ဆိုပြီးတော့ခေါင်းကြီးပြောခဲ့ပြီးပြီ။အဲ့ဒီမံကံညီညို့အသွွတ်တဲ့အမြင်နဲ့မံကံညီညို့အသွွတ်တဲ့အသိဟာအတူတူပါပဲတဲ့။သိတာနဲ့မြင်တာနဲ့ဟာအတူတူပဲတဲ့။အတူတူပဲဆိုတာကိုဒီဘက်ရလပိုင်းဆိုင်ရာမှာပြန်ကြည့်ရင်ပြတာတွေ့ရလိမ့်မယ်။တကုကရဏီမျက်စိမြင်ပါပြီတဲ့ညာနာကရဏီအတိညာဖြင့်သိပါပြီတဲ့တကုကရဏီဖြစ်တာနဲ့တပြိုင်တည်းညာနာကရဏီနဲ့ဖြစ်ပါလိမ့်မယ်အရင်တည်းကတကုလေအဲ့ဒါလို့သိခဲ့မယ်မြင်ခဲ့မယ်ဆိုရင်သိတာကညာမြင်တာကမျက်စိမျက်စိဖြင့်မြင်လို့မြင်ပြီးတော့သိတယ်တကုကရဏီညာနာကရဏီအဲ့ဒါဆိုရင်ဥပသမယအဲ့ဒီပုဂ္ဂိုလ်ကကိုယ်စိတ်နှစ်ပါးအေးချမ်းပြီးတော့ယခုလည်းပဲနေလို့ကောင်းပါလေနောင်လည်းပဲဘဝတန်ត្រာမှာဒုက္ခပေါင်းကလွတ်တယ်တဲ့ဥပသမယဘာနောက်ကျမှမရှိတော့ဘူးနော်ဘာနောက်ကျမှမရှိတော့တကဘာလုံးဘလောက်သူ့ပွက်နေသူ့ပွက်နေသူကအေးစီစီပဲဥပဒမာယကိုလည်းမပင်မအောင်စိတ်လည်းမညွန်းအောင်ကိုစိတ်နှပါအေးချမ်းနေတယ်ဘယ်ပုဂ္ဂိုလ်လဲမြင်တဲ့ပုဂ္ဂိုလ်သိတဲ့ပုဂ္ဂိုလ်အခုကရဏီမြင်တဲ့ညာနာကရဏီသိတယ်ဘာတွေကိုသိတာလဲဘာတွေမြင်တာလဲဆိုတော့ခုနပြောပြီးပြီအပြော၄မျိုးမှာသဘောတစ်မျိုးရှိနေတဲ့စကားကဂါဂနနယုသိတယ်မြင်တယ်အဲ့ဒါလို့သိမြင်ဖို့အတွက်အလကားတော့မသိဘူးလေဒီဘက်မှာလေ့ကျင့်ခန်းဆင်းအောင်နဲ့နော်သဘောတရားပိုင်းဆိုင်ရာအနေအချင်းမိမိတို့တဏ္ဍာမှာတည်ဖို့အတွက်ဘာလုပ်အောင်လဲလေ့ကျင့်ရအောင်မယ်သရဏတဲ့လေ့ကျင့်ခန်းဆင်းအောင်နဲ့လေ့ကျင့်ခန်းဆင်းတဲ့နေရာမှာကျတော့ဒီຢာတွေကိုပထမဦးဆုံးအခုလို့သိအောင်တော့နားထောင်ထားတဲ့နားထောင်ထားလို့သိသည့်အားလျော်စွာပြန်ပြီးတွေးတဲ့ပြန်ပြီးတော့ဘာလုပ်အောင်လဲတွေးတာကိုပါဠိလိုသမ္မာသင်္ကပ္ပဒီနားနားထောင်ပြီးတော့အိမ်ပြန်သွားရင်ကိုယ်ကငဘုံနေတဲ့အတိုင်းဒလိမ့်ဆုံးပြီးနေရင်ပြန်မတွေးရင်ဒီရာဟာကိုယ်စီမှာတည်ပါတော့မလားဒီတရားတွေမိမိတို့ဆန်ဆန်ကတ်လာပါတော့မလားမကတ်လာတော့တရားကိုပြန်မေ့ပါလိမ့်မယ်အိမ်ပြန်သွားရင်က ိမ်မှာတွေ့ရမှာကပညာတွေနဲ့ပဲပြန်တို့မှာပညာတွေနဲ့တို့ရင်ကြိုက်တယ်ဆိုတော့ကာမတုခဘက်ကိုပြေးမယ်မကြိုက်ဘူးဆိုတော့အတ္တကိလမထဘက်ပြေးမယ်နှစ်ဖက်ပဲတုံးပြေးနေတာတခါမှမရဘူးဟိုဘက်သွားလဲပင်မဒီဘက်သွားလဲပင်မမယ်ဟိုဘက်မှာကာမတုခဘက်မှာကစိတ်ပင်ပန်းကိုပင်ပန်းတို့ကကာမတုခဘက်ကစိတ်ပင်ပန်းကိုပင်ပန်းအတ္တကိလမထဘက်ကျတော့ကိုပင်ပန်းစိတ်ပင်ပန်းဘရုံးကူကအဲ့လိုဆက်ဆက်ပင်မမှုကတော့အတူတူပြီးပဲကိုရောစိတ်ကောပင်မနာအဲ့တော့ဒီဘက်ကကာမတုခဘက်ကစိတ်ရောကိုပါပင်မနီကာမတုခဆိုတဲ့ဇာမဲ့တောက်မဲ့ကြီးမဲ့ဆိုတော့စိတ်ကအရင်ရောက်သလားမရောက်ဘူးလားစိတ်ကရောက်တော့ခန္ဓာကိုယ်ကနောက်ကလိုက်ရတယ်စိတ်သွားတိုင်းလိုက်ရတော့ခန္ဓာကိုယ်ကပင်မန်းသလားမပင်မန်းဘူးလားကာမတုခဘက်ကစိတ်ရောကိုပါပင်မနီဒုက္ခပဲညီမချင်းပြန်ထိုးတော့သူကဒုက္ခသစ္စာဒုက္ခသစ္စာခံကြရင်သူတို့ပြန်ဝင်လာလိမ့်မယ်ဒုက္ခပဲလို့တွေ့တယ်အတ္တကိလေသာပဲကြတော့စိတ်ကိုချုပ်လိုက်တယ်စိတ်ကိုချုပ်လိုက်တယ်ခန္ဓာကိုယ်ကလည်းပဲစိတ်ကိုချုပ်ဖို့အတွက်ခန္ဓာကိုယ်ကမလုံးမစိတ်ကိုချုပ်လို့ရတယ်ခန္ဓာကိုယ်ကလှုပ်ရှားနေစိတ်ကိုချုပ်လို့ရပါဘူးလက်လှုပ်ရှိလှုပ်စရာစိတ်ကနေလှုပ်တာဒီတော့စိတ်ကိုချုပ်ဖို့အတွက်ခန္ဓာကိုယ်ကိုအရင်ချုပ်ရလားမချုပ်ရဘူးကိုယ်ပင်ပန်းစိတ်ပင်ပန်းသွားကိုယ်ရောစိတ်ပါပင်ပန်းသည်တဲ့ခန္ဓာကိုယ်ပင်မမှုကရင်စိတ်ပင်မမှုကနောက်သူကဒါပေမဲ့ခန္ဓာကိုယ်နဲ့စိတ်နဲ့တွဲနေတော့တပေါင်းနဲ့လာတယ်လို့လည်းပြောအတူတူပါပဲတဲ့ဘယ်ဆုံးလဲအတ္တကိလမထအတ္တကိလမထအဆုံးကကိုရောစိတ်ပါပင်မနေကိုရဲ့လောက်ရမှာကိုရောစိတ်ပါပင်မနေရင်အတ္တကိလမထအဆုံးစိတ်ရောကိုပါပင်မနေလုပ်ငန်းမျိုးဆိုရင်ကာမတုခအဆုံးဒါဆိုရင်ဥပသမယဆိုတဲ့အဲ့ဒီပုဂ္ဂိုလ်ငြိမ်းရေးပါတော့မလားမငြိမ်းရင်ဘာဖြစ်လို့အဲ့ဒီလိုမငြိမ်းရဲလို့မင်းရင်သက္ကုကရဏီညာနာကရဏီမဖြစ်လို့သူကတိမမတိမြင်မမမြင်မတိမမြင်တော့အဲ့ဒီဘက်မှာပဲဒုံပြင်းနေရရလို့ရလားမရလူရောက်တော့တင်းပြေးခိုင်းနေလို့ပဲကာမတုခဘက်ပြေးလိုက်ဒုက္ခအာရကိလမထဘက်ပြေးလိုက်ဒုက္ခကာမတုခဘက်ကဘလို့ဒုက္ခရောက်လဲစိတ်ရောကိုပါပင်မနဲ့သာသနာမင်းတို့ကြိုက်ပါလေဆိုတဲ့အရာသာကျင်စိတ်လေးပေါ်လို့သာသနာတားစားတဲ့ခန္ဓာကိုယ်ဟာတခါငြိုကြည့်ကြိုက်တဲ့လူကြည့်ခြင်းနဲ့သာကျွေးရတဲ့ဏီထွက်ပြီးဒုက္ခရောက်သလားမရောက်ဘူးလား။ဘာပင်ပန်းလဲစိတ်ရောကိုယ်ပါပင်ပန်းလဲ။မစားနဲ့ကွာမင်းတောင်းတာဆိုတော့ခန္ဓာကိုယ်ကဘိုက်ကတကူကြီးစားနဲ့မစားနဲ့တောင်းတာခန္ဓာကိုယ်ကချွေးသီးချွေးပေါက်ကျပြီးစိတ်ကလည်းဆင်းရဲတယ်။ဘယ်ဘက်လဲအတ္တကိလမထ။နှစ်ဖက်လုံးပင်ပန်းတာကြီးပဲ။နှစ်ဖက်လုံးဒုက္ခရောက်တာကြီးပဲ။ခဲအဲ့တော့ကိုယ်စိတ်နှစ်ပါးငြိမ်းချမ်းမှုရလားမရ။ဘာဖြစ်လို့မရလဲဆိုတော့မြင်မှမမြင်ပဲသိမှမသိပဲတဲ့။မြင်သာသိတာတဲ့ပုဂ္ဂိုလ်ကဒါတော့ပြောပဲဒါသဘောပဲသိတဲ့ပုဂ္ဂိုလ်များကြတော့အပြောအပြောတတ်တတ်သားတဲ့သဘောတတ်တတ်သွားတော့သူ့မှာခုနကပြောခဲ့တဲ့အတိုင်းကြိုက်စရာဆိုတာလည်းမရှိကြောက်စရာဆိုတာလည်းမရှိဖြစ်စရာလည်းမရှိမုန်းစရာလည်းမရှိတော့အေးသေးသေးပဲစားတဲ့စားလိုက်တဲ့အချိန်ကစားမှာပဲမစားတဲ့မစားလိုက်တဲ့အချိန်မစားဘူးဘိုးတော်ကဆုံးတစ်ဖက်ကိုပြောခဲ့ပြီးပြီအဲ့ဒါလေးနဲ့ပြန်ဆက်ဆက်ကြည့်အဲ့ဒီနေရာမှာဘာတွေဝင်လာလဲဆိုတော့အဋ္ဌညာဖြစ်ဆုံးကဝင်တဲ့အကျင့်ပိုင်းမှာအသိဉာဏ်အားလျော်စွာနောက်ကပါလိုက်လေအတွေးလိုက်သိတဲ့အတိုင်းတွေးမှဒီသိဟာမိမိတို့စီမှာဒီမှာတဲ့သိပြီးတော့ပြောက်သွားပါတယ်ဆက်မှမတွေးရင်ဒီသိဒီမိမိတို့စီမှာဒီပါမလားမကတ်ရောက်လာတော့ဘူးတဲ့အဲ့ဒီအသိဟာမကတ်ရောက်လာတော့ဘူးအဲ့တော့သိတဲ့အတိုင်းတွေးပါတယ်တွေးတဲ့အတွက်အဲ့ဒီအသိလေးဒီမိမိတို့စီမှာကတ်ရောက်လာလိမ့်မယ်ကတ်ရောက်လာတဲ့အခါကျတော့ကြည့်လိုက်ပါတဲ့ဒီသိလေးကတ်ရောက်လာတဲ့အခါမှာကလာတဲ့အသည့်လေးကိုမကွာသွားအောင်စိတ်ကလည်းတောင့်ထားတယ်တွန်းထားတယ်စိတ်ရောနေလို့ရှိရင်ဒီသည့်ဟာပြန်ပြီးကွာမလားမကွာဘူးကွာတယ်ဒီသည့်လေးမှာစိတ်ဟာကတ်နေတာကိုမကွာသွားအောင်မလုပ်ရမလဲတွန်းထားစိတ်အားတင်းထားစိတ်အားတင်းထားပါဠိလိုဓမ္မဝါယမတဲ့ဝိရိယလို့ခေါ်တယ်စိတ်အားတင်းထားတာစိတ်အားတင်းတဲ့ဇလုံးကိုကျွေးလုံးနှစ်ပါးလုံးပြန်အောင်တင်းထားတာမဟုတ်ဘူးဒီစိတ်ကလေးကဒီအာယုံဒီမှန်ကန်တဲ့သဘောတရားဟောင်းပြန်မှုသဘောတရားပေါ်မှာကတ်နေအောင်ကိုစိတ်ကလေးကွာမသွားအောင်စိတ်နဲ့တောက်ထားလိုက်။ဘာမှအိမ်တိုင်းအားတိုင်းစိုက်ပြမလို့စိတ်ကိုတခြားလွင့်မသွားအောင်ကတ်ထားပေးုံပဲ။အဲ့ဒါလို့ကတ်ထားလိုက်တဲ့အခါကျတော့စိတ်ဟာအဲ့ဒီမှာပဲတည်နေလိမ့်မယ်။ဘယ်မှမရွေ့တော့ဘူး။အဲ့ဒါလို့တည်နေလို့ရှိရင်တမာသမာဓိဖြစ်တယ်တဲ့။ဒါကြောင့်မလို့အဲ့ဒီဘက်ကအကျင့်ပိုင်းဆိုင်ရာ၅ချက်ကိုတော့အတွေးရဲ့အသိရဲ့အတွေးရဲ့ကာယောက်မှုရဲ့တွန်းထားမှုရဲ့ပြီးငြိမ်မှုရဲ့ဆိုပြီးတော့ဘယ်နှမျိုးလဲ၅မျိုးအဲ့ဒီ၅မျိုးသာမိမိတို့စိတ်ထဲမှာဝင်ပြီးတော့အဲ့ဒီ၅မျိုးတစ်လုံးတစ်စီးတဲ့မိမိတို့စိတ်ထဲရောက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတရားကျင့်နေတဲ့ပုဂ္ဂိုလ်တဲ့မြည်စီမှာပရိပရာမြည်စီမှာလွတ်လပ်တော်မြတ်တော်သ အဲ့ဒီလမ်းစဉ်ပေါ်မှာပြိပ္ပာကျင့်ကြံနေတဲ့တရားကျင့်နေတဲ့ပုဂ္ဂိုလ်ကိုယ်လည်းမပင်မမှုစိတ်လည်းမညှင့်နွမ်းမှုတဲ့ကိုယ်ရောစိတ်ပါမပင်မမှုတဲ့ဒီလိုလေးလုပ်နေရတာခန္ဓာကိုယ်ပင်မမှာမဟုတ်ဌာနပိုးတာမဟုတ်တဲ့အတွက်မပင်မမှုစိတ်ဟာအာယုန်တစ်ခုထဲမှာကြာပြီးတော့ခုနကပြောခဲ့တဲ့နော်ပေါ့ပြံမှုဆိုလဲပေါ့ပြံမှုသဘောတရားလေးတိုင်းမှာပေါ်တိုင်းပေါ်တိုင်းသောသဘောတရားမှာစိတ်လေးဟာဒီချက်နဲ့ငါးချက်နဲ့သူ့ပေါင်းပြီးတော့လိုက်ပြီးတိနေယုံမြတိနေတဲ့အတွက်ဘာမှပင်မစရာမရှိဘူးချွေးလုံးတစ်ပါးလုံးပြန်ပြတချက်မှမရှိဘူးဒါတကယ်လေ့ကျင့်မှုတဲ့ပုဂ္ဂိုလ်သိပါလိမ့်မယ်အဲ့ဒါလုံးမမဟုတ်ပဲနဲ့ခန္ဓာကိုယ်ချုပ်တည်ထားတဲ့အရာမျိုးရှင်းစဉ်မျိုးရှင်းမြင်ရင်တော့အဲ့ဒီပုဂ္ဂိုလ်ကကြောက်ချင်ကြောက်လာလိမ့်မယ်ကြောချမ်းချင်ကြောချမ်းလာလိမ့်မယ်တုံချင်တုံလာလိမ့်မယ်ပလက်လန်ချင်လန်သွားလိမ့်မယ်ဖြစ်သလားမဖြစ်ဘူးလားဖြစ်တယ်ဖြစ်တဲ့နေရာတွေအများကြီးရှိတယ်အဲ့ဒါမြည်ဒီမှာပြိပ္ပာမကြဘူးတဲ့အသွန်ထွက်ဒီဒီမှာပြိပ္ပာလမ်းစဉ်ပေါ်မှာခန္ဓာကိုယ်လည်းမပင်မမှုစိတ်လည်းမညှင့်နွမ်းဘူးကိုရောစိတ်ပါဘယ်တော့မှမပင်မမှုသူ့ရဲ့ရည်သွေးကဘာလို့ပြတာလဲဥပတမရတဲ့ပထမရည်သွေးကိုစိတ်နှစ်ပါးငြိမ်နေလိမ့်မယ်အေးချမ်းနေလိမ့်မယ်နောက်ဆုံးရည်သွေးကြတော့နိဗ္ဗာန်ရငြိမ်နေရင်မကဘူးအကုန်လုံးငြိမ်ချမ်းသွားလိမ့်မယ်ငြိမ်ချမ်းလွတ်မြောက်သွားလိမ့်မယ်တဲ့နိဗ္ဗာန်ရသံဝတ္တိဆိုပြီးတော့ဝိဇ္ဇာပိုင်းဆိုင်ရာမှာထပ်ပြီးတော့ညွှန်းထားတာရှိသေးတယ်တဲ့ဒီသိဟာအဲဒီတော့ဒါရီယာနောက်ပိုင်းကျရင်မိမိတို့တဏ္ဍာမှာဖြစ်ပေါ်လာတဲ့ဓမ္မတရားတွေအားလျော်စွာဒီမြည်ဒီမပြိပြာလမ်းစဉ်ပေါ်ဘလို့တက်ရင်ဘလို့လွတ်သွားတယ်ဆိုတာကိုထပ်ပြီးပြောအောင်ပါအခုဒီအချက်လက်တွေကိုပထမအဆုံးသိအောင်တော့သိပြီးဒီလျောက်ပြန်တွေးတဲ့အခါမှာသို့အာယုန်တွေဟာသို့သိတွေဟာမိမိတို့ရဲ့စိတ်ထဲမှာကပ်မလားမကပ်ဘူးလားကပ်တယ်ကပ်တော့စိတ်ဟာအမြဲတမ်းတော့မကပ်နိုင်ဘူးတော်ကြတော့ဒါရီသမီးရဲ့ជីវ ாய் ជីវ ாய் ရဲ့ဒါရီယဝင်ပြီးထိုးမယ်အဲ့တော့ဝင်ထိုးတော့ထိုးထိုးတဲ့ຢာတွေကိုဖယ်ပြီးတော့ဒီသိမှာပဲစိတ်ကိုကပ်ဖို့အတွက်ဘာလို့လဲဝီရိယလိုတယ်စိတ်ကိုပြန်တောက်တာဘုဘက်ကမရောက်သေးနဲ့ဒီဘက်ကပြန်ဆွဲပြန်ဆွဲဖို့ဆိုတာကဘာလို့လဲဆိုတော့အတိပြန်လို့တယ်ဆွဲရမယ်ဆိုတဲ့အတိဆွဲရမယ်ဆိုတဲ့အတွေးစိတ်တွေကိုတခြားရောက်သွားရင်ဒီပုံမှာပြန်ရောက်အောင်ဆွဲရမယ်ဆိုတဲ့အတိရယ်ပြန်ဆွဲပြီးပို့ရမယ်ဆိုတဲ့အတွေးရယ်အဲ့ဒီအတိအတွင်းနှစ်ခုနဲ့ပြန်ဆွဲတင်လိုက်ရင်စိတ်ဟာဒီပေါ်မှာပဲပြန်ကပ်မလားမကပ်ဘူးလားကပ်မယ်ကပ်တဲ့အခါကျတော့ကပ်တာလေးမပွားတော့တစ်ချက်တည်းအနေနဲ့တစ်ချက်အနေနဲ့၃ချက်၄ချက်တည်းအောင်တောင်းတာအဲ့ဒါဝီရိယပဲဒါလည်းပြည်ပြောတော့တခါတည်းဝီရိယဆိုဘာမှမသိဘူးအဲ့ဒါလို့စိတ်လေးကိုတောင်းထားတာဘာလို့ခေါ်လဲဝီရိယစိတ်တောင်းထားတဲ့အတိုင်းအဲ့ဒီဖြစ်ပြတော့မဟုတ်ပေါက်ပြမှုသဘောတရားအာယုံပေါ်မှာစိတ်တရားအဲ့ဒီပေါ်ကနေလွင့်မသွားဘူးဆိုရင်တခုပေါ်တခုတိတခုပေါ်တခုတိအဲ့ဒီလိုတည်နေမယ်ဆိုရင်သမာဓိဖြစ်သမာဓိဆိုတာနှမျိုးရှိတယ်သမထရဲ့သမာဓိကအာယုန်တခုထဲမှာတည်နေတာဝိပဿနာရဲ့သမာဓိကပေါ်လာတိုင်းသောအရာတွေပေါ်မှာလိုက်လိုက်ပြီးတော့တည်နေတာအဲ့ဒါဝိပဿနာသမာဓိအခုဒီမှာလူတာကဝိပဿနာသမာဓိပဲလူတယ်သမထသမာဓိမလိုချင်ဘူးသမထသမာဓိရှိရင်လည်းပဲလုံးလုံးလို့မရဘူးဒီမြေစီမှာပြိပ္ပာလမ်းစဉ်ပေါ်မှာသမထသမာဓိဟာသုံးလို့မရဘူးဘာဖြစ်လို့လဲဆိုတော့ဝိပဿနာလမ်းစဉ်ဟာပေါ်လာတဲ့အရာတွေပေါ်မှာဖြစ်မှုပြမှုကိုသူကနောက်ဆုံးမှသိအောင်ကြိုးစားတယ်။ဖြစ်မှုပြမှုဆိုတော့တစ်ခုပေါ်တစ်ခုတည်တစ်ခုပေါ်တစ်ခုတည်နဲ့လိုက်ရတယ်။တစ်ခုပေါ်တစ်ခုတည်ကိုသူကတစ်ခုလေးသိနေသွားနေရင်လွယ်မလားမလွယ်ဘူးလား။လွယ်တယ်။သမထဆိုတာကစိတ်လုံချားနေတဲ့စိတ်တွေကိုငြိမ်အောင်လို့ချုပ်ခိုင်းရင်ရပဲရှိတယ်။ဘုရားကအဲ့ဒါနဲ့ပတ်သက်ပြီးတော့ပြောထားတာရှိပါလေ။လော်တဲ့ဟာသုံးပေါ်မှာဘာမှအသုံးဝင်ဘူးတဲ့။သမထဆိုတဲ့လေတို့လော်တဲ့တို့ဟာမြစ်ကူးယုံနောက်ပဲအသုံးဝင်တာတဲ့နော်မြစ်ကူးဘိုးရံအတွက်သူတို့ကိုခိတ္တခဏအသုံးပြုယုံနောက်ပဲတကယ်အရေးကြောင်းကြတော့သူတို့အသုံးဝင်လာဆိုတော့အသုံးမဝင်ဘူးတဲ့အတိအကျကိုဖယ်ထားတာရှိတယ်ဒီတော့ဒါကိုမလုံးပါနဲ့လို့ပြောတာမဟုတ်ဘူးမိမိတို့စိတ်ရသိရိုင်းနေမယ်ဆိုရင်ယဉ်ကျေးအောင်မနဲ့သုံးပါလေသမထဆိုတဲ့သူ့ရဲ့လက်ကျင်ခံနဲ့လက်ကျင်ရစိတ်တွေငြိမ်ဝါးတဲ့နေ့တိုင်းအဲ့ဒီစိတ်တွေကိုပေါ်လာတဲ့အရာတိုင်းမှာပေါ်လာတဲ့သဘောတရားတစ်ခုမှပြောလေချက်ကိုခေါ်ပြီးတော့အဲ့ဒီသဘောတရားတစ်ခုရဲ့ပေါ်တိုင်းပေါ်တိုင်းကိုလိုက်ပြီးတော့တိယုံများတိယုံများတိယုံများတိယုံများနဲ့တစ်ခုပေါ်တစ်ခုတိတစ်ခုပေါ်တစ်ခုတိနဲ့အဲ့ဒါလို့သွားတယ်တဲ့အဲ့ဒါလို့သွားနေတာကိုတစ်ခုပေါ်တစ်ခုတိခဲ့ရင်စိတ်ဟာပေါ်တိုင်းသောနေရာတွေမှာလိုက်ပြီးတိနေရင်အဲ့ဒီပုဂ္ဂိုလ်ကိုသမာဓိရှိတယ်လို့ခေါ်တယ်တဲ့ဘာသမာဓိလဲဆိုတော့ဝိပဿနာသမာဓိပါဠိလိုပြောရင်ခဏိကသမာဓိခေါ်တယ်ခဏလေးမှာပဲတစ်ခဏတစ်ခဏတိုင်းမှာဖြစ်နေတဲ့အရာတွေကိုအဲ့ဒီခဏတိုင်းကလိုက်ပြီးသမထကြတော့အဲ့လိုမဟုတ်ဘူးပေါ်လာတဲ့အရာတစ်ခုတည်းမှဟုတ်တခါတည်းဒုံမိကတ္တလင်းနန်ဓာတ်တစ်ခုတည်းမှနေတယ်အဲ့လိုကွာသွားတယ်တဲ့အဲ့တော့တကယ်သဘောတရားမှန်ကိုမြင်ဖို့ရန်အတွက်က ကိုယ်စိတ်နှစ်ပါးငြိမ်ညာမှုရန်အတွက်လမ်းစဉ်အရောခဏိကသမာဓိနဲ့ဝိပဿနာနဲ့သွားတဲ့သမထကတော့ခဏငြိမ်တယ်အပြီးတိုင်မငြိမ်ဘူးဝိပဿနာမှာတော့အပြီးတိုင်ငြိမ်တယ်ဆိုတဲ့အသိဉာဏ်ပါလာလိမ့်မယ်ဒါနောက်ပိုင်းမှာပါမှာဘယ်ရောခုကြည့်ပေါ့သကုကရဏီဖြစ်ရင်မြင်လို့ချင်းရင်ဉာဏကရဏီသိလိမ့်မယ်သိလို့ချင်းဥပဒမာယကိုယ်စိတ်နှစ်ပါးငြိမ်လိမ့်မယ်ငြိမ်လိမ့်မယ်ကိုယ်လည်းမပင်မဟုတ်စိတ်လည်းမညစ်နွမ်းဘူးတဲ့အဲ့တော့မိမိတို့လုပ်ငန်းရှင်ဟာစိတ်လည်းချမ်းသာနေမယ်ခန္ဓာကိုယ်လည်းမပင်ပန်းရင်ဘာလန်းနေဖြစ်မလဲမြည်ဒီမပရိပရာလန်းစဉ်အဲ့ဒီကိုရောက်လိုက်မယ်တကယ်လို့မိမိတို့လုပ်ငန်းထဲမှာတခုခုများတတိကောင်ဖြစ်နေရင်အဲ့ဒါမဟုတ်တော့ဘူးဒီလန်းစဉ်မှာတတိကောင်ဖြစ်တာတစ်ချက်မှမရှိဘူးစားတဲ့အခါပဲဖြစ်ဖြစ်သွားတဲ့အခါနေတဲ့အခါပဲဖြစ်ဖြစ်အဲ့ဒီလန်းစဉ်နဲ့ဒါကျဲပါစေတတိကောင်ဖြစ်တာဘာမှမရှိဘူးသိသောစရာမရှိသလိုခုနပြောခဲ့တဲ့အတိုင်းကြောက်စရာလည်းမရှိမုန်းစရာလည်းမရှိဖြစ်စရာလည်းမရှိအားလုံးလွတ်နေညီညွတ်နေတဲ့မြတ်တာနေတဲ့လွတ်လပ်နေအဲ့ဒီလမ်းစရာဘာလို့ခေါ်လဲဆိုရင်ညီကြီးမှပရိပရာသူ့ဘောဘယ်သူမှဖိနှိပ်လို့လည်းမရောဘယ်သူမှချုပ်ချယ်လို့လည်းမရောဘယ်သူမှအမိတ်ပေးသိခိုင်းတိုက်တွန်းလို့လည်းမရတော့ဘာဖြစ်လို့လဲဆိုတော့လွတ်လပ်နေလို့အဲ့ဒီလွတ်လပ်တဲ့အားလျော်စွာမြတ်တာနေတဲ့တည်ငြိမ်နေတဲ့အေးချမ်းနေတဲ့အဲ့ဒီပုဂ္ဂိုလ်ဒီတဲ့အောက်မှာဆက်ကြည့်လိုက်တဲ့အခါကျတော့ဥပဒမာယအောက်မှာပါတွေ့အဘိညာယအတိထူးတဲ့လူဖြစ်သွားပြီတဲ့အတိထူးဆိုတော့လူရည်အာသာမအပြင်းတော့ကိုသိနေကြတာကြီးပဲဟိုရောက်ဒီရောက်နေသိသလားမသိဘူးလားအကုန်လုံးသိတယ်လူတွေလူလို့သိတယ်ခွေးခွေးတို့သိတယ်အပြောတွေကိုကုန်သိအပြောလေးချက်နဲ့အကုန်လုံးသိကြတယ်ဒါဒီပုံသဏ္ဍာန်ကြည့်ပြီးဒါပါပဲသိသလားမသိဘူးလားဒီမိဘမှပြီးတော့ဒါယောက်ျားပဲမိန်းမပဲဒီလိုသိသလားမသိဘူးလားဖြစ်တင်ကြီးကိုကြည့်ပြီးတော့သူကမနေရတော့ကွာတော့တငယ်ချင်းပါပဲဒီနေ့လဲတငယ်ချင်းနေဒီလိုပဲဖြစ်တင်ကြီးကိုကြည့်ပြီးတော့ဩဒါမသိမပြောက်သေးဘူးဆိုပြီးတော့ဒီလိုပဲမြင်နေကြအဲ့ဒါလို့မြင်နေရတာဟာအားလုံးမြင်နေကြတဲ့အမြင်ရိုးရိုးအသည့်အမြင်အသည့်ထူလားဆိုတော့မထူဘူးကလေးလည်းသိတယ်ခွေးလည်းသိတယ်ခွေးလည်းပဲသိတာပဲကလေးလည်းပဲသိတာပဲဒါဒီအသည့်ကထူသလားမထူဘူးလားမတူတကယ်လို့အပြောတွေကိုကြော်ပြီးသဘောကိုသိအပြောကိုလည်းသိတယ်သဘောကိုလည်းသိတယ်ဆိုရင်အရင်ကအသိမျိုးဟုတ်သေးလားမဟုတ်တော့ဘူးအမိတွေကိုလည်းသိတယ်ပုံသဏ္ဍာန်တွေကိုလည်းသူနားလည်ပါလေအဲ့ဒီပုံသဏ္ဍာန်တွေအမိတွေရဲ့နောက်မှာရှိနေတဲ့ဖြစ်ပျက်ပြောင်းလဲမှုတွေကိုလည်းသိတယ်ခေါင်းပြန်ပြောင်းလဲမှုတွေကိုလည်းသိတယ်ညွတ်ကိုင်းပြီးသိတတ်တဲ့သဘောဝါတွေကိုလည်းနားလည်မြင်လဲမြင်တယ်အသိဉာဏ်ဖြင့်ခုနကပြောခဲ့တဲ့တဘာစီကြည့်လိုက်တဲ့အခါအဲကဆံကိုမြင်သလိုဝဲဝဲကပြားကြည့်သူကသိမြင်တယ်။အဲဒါလို့သိတဲ့မြင်နဲ့အတိအမြင်မျိုးကြတော့အတိထူးသလားမထူးဘူးလား။အဲဒီအတိထူးတဲ့တခါမှမသိဘူးသေးတဲ့အတိမျိုးကိုသိခဲ့ရင်ပါဠိလိုဘယ်လိုခေါ်လဲ?အဘိညာယ။အဲဒီတော့အဘိညာယအတိထူးတာလူနဲ့ခွေးနဲ့ကွာသွားပြီတဲ့။ခွေးကလည်းပဲနော်သူ့တခင်ကိုတွေ့ရင်သူဖြစ်တာပဲ၊တသိန်းတွေ့ရင်ကြောက်တာပဲ။ကြောက်တော့တသိန်းတွေ့ရင်ဟောင်းမလားမဟောင်းလား။သူ့တခင်တွေ့ရင်ပြေးကြုံမလားမကြုံဘူးလား။သူဘာနဲ့မြင်တာလဲမျက်စိဖြင့်မြင်တာမျက်စိဖြင့်မြင်တော့သူကမှတ်ထားတယ်ဒါကဖြစ်စရာပဲဒါကတော့ငုံစရာပဲကြောက်စရာပဲမှတ်သလားမမှတ်ဘူးမှတ်တယ်ပညာနဲ့မှတ်ထားတယ်ခွေးရခွေးရအဲ့လိုမှတ်ထားတော့သူ့မှာဖြစ်စရာတွေ့ရင်ဖြစ်သလိုသူကမိနံမိပြေးကြိုးမယ်ကြောက်စရာတွေ့ရင်သဘောမကျစရာတွေ့ရင်သူကဟောင်းမယ်ကဲတကယ်လို့မိမိတို့လည်းပဲဖြစ်စရာတွေ့တဲ့အခါမှာအပြေးလေးကြိုးမယ်ငုံစရာတွေ့တဲ့အခါမှာမျက်စိမျက်နှာပြက်ပြီးနှာခေါင်းကျုပ်မယ်ဆိုရင်ဟုတ်မြင်နေတူလားမတူလားတူလားမတူလားအမြင်ချင်းအတူတူပဲအမြင်ချင်းတူနေတယ်တဲ့အမြင်ချင်းတူတာဘာဖြစ်လို့လဲဆိုတော့အတိမှမတူပဲအတိတူတဲ့လူကြတော့အမြင်တူသေးလားမတူတော့ဘူးဒါကြောင့်မလို့အမြင်မတူရင်ဘိညာယအတိလည်းပဲပူသွားလိမ့်မယ်မျက်စိရင်ပြူပြီးကြည့်တာတော့တူပါရဲ့အမြင်နေအတိတွေမတူတဲ့အခါကျတော့ဘိညာယထူးတဲ့အတိသိတဲ့အခါကျတော့ဥပဒမာယဆိုတဲ့ကိုယ်စိတ်နှစ်ပါးအေးချမ်းနေတာပဲအဲ့လိုထူးတဲ့အတိမှမသိရင်တော့ခုနကပြောခဲ့တဲ့အတိုင်းပေါ့ဥပဒမာယဈာန်ကိုမရောက်ဘဲနဲ့ဗာတိနဲ့သွားတူလဲကလေးသည့်ခွေးသည့်နဲ့သွားတူတာပဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာတော်ကြီးတစ်ပါးရေးထားတယ်အမြင်တူရင်အတူတူဟုပင်မှတ်ပါတဲ့သူကနော်အမြင်တူရင်ဘာလို့မှတ်မလဲအတူတူဟုပင်မှတ်ပါတဲ့ခွေးလည်းပဲကြိုက်ကြရတယ်ကြိုက်တယ်ကြောက်ကြရတယ်ကြောက်တယ်အဲ့ဒါလို့မြင်ခဲ့ရင်ကိုယ်လည်းပဲကြိုက်စရာတွေကြိုက်တယ်ကြောက်စရာတွေကြောက်တယ်လို့မြင်ခဲ့ရင်အမြင်တူလားမတူလားအမြင်တူရင်ဘယ်လိုမှတ်လဲအတူတူဟုပဲမှတ်ပါတဲ့ဒါတော့သူကဟောပြောတာပါတတိဌာနံအောင်လို့ပြောတာကိုကအမြင်မတူအောင်လုပ်ရမယ်အမြင်တူနေခဲ့ရင်ကိုကအသိဉာဏ်ရှိတဲ့အတွက်ဘာလုပ်ရမလဲအမြင်မတူအောင်လုပ်ရ အမြင်မတူရင်တော့အတူတူလို့မှတ်လို့ရတယ်မရတော့အထူးတဲ့အသည့်ဆိုတော့ပါဠိလိုမလို့ဖြစ်သွားတယ်အဘိညာယအဲ့ဒီမှာမျက်စိချင်းတူဝေမဲ့လူချင်းတူဝေမဲ့မှာအသက်ရှင်ချင်းကွာတယ်ဆိုပြီးတော့ပြောရတာရှိသလိုမျက်စိချင်းတူဝေမဲ့မြင်တာချင်းမတူတော့ဘူးသိတာချင်းမတူတော့ဘူးဆိုတာအဲ့ဒီမှာပြတယ်အဘိညာယမှာပြအဘိညာယအတိထူသွားပြီတဲ့ငါကိုသိတာတွေမဟုတ်တော့ဘူးငါကိုသိတဲ့အတိုင်းလည်းသိတယ်ထို့တဲ့ပုံရည်လည်းပဲသိတယ်မသိဘူးတာတွေအားလုံးလည်းပဲသူကသိသွားပါပြီတဲ့ဒါဘာလို့လဲဆိုတော့အရာကသူပြောနေတာဒီဒီမှာပရိသတ်ကိုပြောခြင်းလို့သူ့ရဲ့ဖြစ်တင်ကိုသူပြောပြသူ့ရဲ့ဖြစ်တင်မလို့ပြောပြလဲဆိုတော့ဒီဒီကောဘိဝေဟုဘောအန်ဒီအနုပါကမအသွန်တစ်ဖက်ကိုသူကလွတ်လိုက်တာနဲ့တပြိုင်နဲ့မြေကြီးမှာပရိပရာတရားဂရဏပြိသံဗုဒ္ဓတရားဂရဏငါဘုရားဒီမြေကြီးမှာပရိပရာလွတ်လပ်တဲ့မြတ်တာတဲ့ငြိမ်းချမ်းသောသာယာသောအေးချမ်းသောဘလိုပဲရေသွေးတွေထုတ်ထုတ်အများကြီးပြည့်ရှိတယ်သူစင်တယ်အကုန်လုံးပေါ့ငြိမ်သက်တဲ့အေးချမ်းတဲ့အဲ့ဒါလို့အကျင့်ဖြစ်တဲ့မြေကြီးမှာပရိပရာကိုတရားဂရဏငါဘုရားဒီပြိသံဗုဒ္ဓသေသေးချာချာကိုထိုးထွင်းပြီးသိသွားတယ်အဘိဓရာဒီလိုဘာမပြောဘဲနဲ့ထူးထူးခြားခြားတန်ကောင်းစွာဗုဒ္ဓသိခဲ့ပါပြီတဲ့အဲ့ဒါလို့သိတဲ့အတွက်ကြောင့်တက္ကုကရဏီငါ့ဘုံမျက်စိမြင်တယ်လို့ပြောလို့ရပြီညာနာကရဏီအသိဉာဏ်ရှိတယ်လို့ပြောလို့ရပြီဥပသမာယဘာမှတုံ့လုံးဆောက်ချားမှုမရှိဘဲနဲ့အေးချမ်းနဲ့တကယ်ချမ်းသာတဲ့ပုဂ္ဂိုလ်လို့ပြောလို့ရပြီကိုယ်စိတ်နှစ်ပါးအေးချမ်းတဲ့ပုဂ္ဂိုလ်လို့ပြောလို့ရပြီအဘိညာယဟောကလေးမြင်ခွေးမြင်မြင်တယ်လို့မဟုတ်တော့ဘူးတဲ့အတိတဲ့ထူအားပြီးငါကမသိတာတွေသူကုန်သိလိုက်ပြီတဲ့အဲ့ဒါသွားတယ်တဲ့အဲ့ဒီရဲ့ပါဠိရဲ့သဘောအဓိပ္ပာယ်တွေကအဲ့ဒါပဲဘာသာပြန်ရင်တော့ဒီသဘောအဓိပ္ပာယ်မျိုးသိမရောက်ဘူးအခုကတော့ဘာသာပြန်တဲ့ကြော်ပြီးတော့သူ့ခံစားချက်အနေနဲ့ပေါ်အောင်တာပြောပြခံစားချက်အနေနဲ့ပေါ်အောင်ပြောပြဒီတော့မိမိတို့ဟာမသိရင်အတိမထူးရင်ဥပသမာယလို့ခေါ်တဲ့ငြိမ်းချမ်းမှုရပါမလားမရပါဘူးအဲ့ဒါကြောင်းပြန်ပြန်လဲယူအတိမတူရင်တော့မငြိမ်းချမ်းဘူးတဲ့မငြိမ်းချမ်းဘူးဆိုတာကြောက်စရာတွေ့ရင်ကြောက်မယ်ကြိုက်စရာတွေ့ရင်ကြိုက်မယ်အဲ့ဒီပုံကိုဒီမငြိမ်းချမ်းဘူးဘာကြောင့်လဲလို့ပြန်မေးတော့မသိလို့ပဲပြန်ကြတက္ကုကရဏီမသိလို့မမြင်လို့ဘိညာယအတိညာမတူလို့ရှေ့တုန်းကသိခဲ့တဲ့အတိုင်းပဲသိလို့တဲ့ဒါနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့မသိတဲ့လူကတကယ်ကြောက်ဘာလို့ကြောက်လဲဆိုတော့ဟောဦးဇင်းတို့နယ်ဘက်မှာလူကြီးတွေသာကဒီဘက်နဲ့မတူဘူးအဲ့ယုံယူတွေများတယ်အသက်ကြီးရဲ့လူရိုးတော့သူတို့အခုဖြစ်ပေါ်ပြည့်စည်နေတယ်မတွေ့ဘူးကလေးတွေကလည်းပဲကျန်ကျန်မမဆော့တယ်အခုရာဘာနဲ့လှုပ်ထားတဲ့ယုံယူတွေမွေယုံယူတွေတိတ်တူတာပဲတွေ့ဘူးလားသတို့သားကြီးမှရောင်းနေရာဘာယုံယူတွေခိုင်လိုက်ရင်တွန့်လိမ့်တွန့်လိမ့်နေတကယ်မွေလိုပဲအပုံစံဟောအကောင်အဲ့ဒါလေးတွေသူကဝယ်လာပြီးတော့အဲ့လူကြီးတွေရှင်းသွားသွားပြစ်ချပြစ်ချတော့ဟိုကမွေတင်ပြီးတော့ကြောက်တယ်အော်ဟဲ့ပြီးညွန်နေပါတယ်လန်ဟောနော်တခါတည်းတက်မတာချက်မတာအဲ့ဒါလိုက်ရိုက်နေကလေးတွေကိုအမှန်တကယ်ရတာဒီမူရတကယ်အကောင်လားအယုတ်လားဆိုတော့အယုတ်ပဲမသိရခါကျတော့ကြောက်သလားမကြောက်ကြောက်တယ်တက်မတာချက်မတာတချို့သေးတော်ပါတယ်ကြောက်တာအဲ့ဒါသွားတိုးကြည့်တကယ်ဖြစ်တာမတွေ့ဘူးတဲ့လူသွားတိုးရင်မွေဆိုတော့လူတိုင်းကြောက်တာကြောက်သလားမကြောက်ဘူးကိုယ်လည်းပဲဒါသာဝါယုတ်လေးမှမသိဘို့လာတိုးလဲကိုယ်လည်းကြောက်မှာအဲ့ဒါလို့ဖြစ်တာကလေးကျတော့ကြောက်ရတယ်မကြောက်ဘူးလေသူကသောတရားလေသူကသိနေတာဟုတ်ဒါဒါပါယုံကြည်သူကိုက်လည်းမရဖဲ့လည်းမရဘာစိတ်မှမရှိဘူးဆိုတာသူသိကြလားမသိဘူးအဲ့တော့သိရင်မကြောက်ဘူးမသိရင်ကြောက်ဒါကလူကြီးတွေကြောက်တာကလေးလည်းကြောက်တာရှိတယ်ကလေးတွေကြောက်တာကလေးဆိုတာအသိဉာဏ်မရှိသေးဘူးလေလူကြီးတို့လူကြီးကတော့အသိဉာဏ်ရှိဓမ္မတွေ့လေဆိုတော့သူတို့နေဘက်ပါပဲဒီဘက်တစ်ဖက်ကံကူးလိုက်ရင်အလူကံဌာနမှာအယုံကြည်တွေရှိအော်ပုတ်ကြီးတွေကိုအထဲမှာဒုက္ကလန်ထိုးပြီးတော့အပေါ်ကနေပြီးတော့အဝဝသေးသေးချဲ့ပြီးတော့ဟိုဝါယုံကြီးတွေလိုဟိုဝါယုံကြီးတွေလိုသူကလက်လုတ်ကြီးလိုခေါင်းလုတ်တော့ရတယ်အထဲမှာကလေးလေးတယောက်ကဝင်ပြီးတော့အဲ့ဒီယုံကြီးတွေဝင်ကရင်ဒီမတော်ကားတွေပါလိလိုင်းသူကလက်ဥလေးချီတယ်ပြန်ထွက်သွားရင်လက်ရံနေပြီးရင်လူခံတာပေါ့အဲ့ဒါတော့ဘက်ကကလေးတွေတချို့တက်လာတော့အဲ့ဒီယုံကြီးတွေအဲ့ယုံကြီးတွေတဲ့ခါကျတော့အဲ့ဒီယုံကြီးအဲ့ဒီကလေးတွေပြေးလိုက်ဖြောက်တာပေါ့အဲ့ကလေးကလည်းအတင်းတုံးတိုင်းပြေးတာပဲဟာအာမောင်ရည်တွေပါလိလဲတို့လူကြီးကြတော့အဲ့ဒီယုံမျိုးကြောက်ရအထဲမှာဝင်ကနာကလေးဘာမှကြောက်တရားမရှိဘူးသူ့လူကြီးကဘလောက်ပြေးလိုက်ပြေးဖက်အောင်တော့ဘာမှမဖြစ်ဘူးကလေးကြတော့မသိတဲ့ကလေးကြတော့ကြောက်အဲ့တော့ဗာဖြစ်လဲမသိရင်ကြောက်တာဒီတိုင်းပဲတဲ့ဒီပါဠိတော်မှာအဘိညာယထူးတဲ့အသိမရှိလို့တို့မသိကြတယ်လို့အကုန်ကြောက်နေကြတယ်တဲ့ကိုသေးမှလည်းကြောက်ကြတယ်ပြည်သူဥစ္စာတွေသုံးပါးမှလည်းကြောက်တယ်အကုန်လုံးပြည့်စည်သွားမှအကုန်ကြောက်နေကြဘာဖြစ်လို့လဲဆိုတော့ဘိညာယဆိုတဲ့အတိမထူးလေးလို့ ဂေါလုံးကြောက်တရားတွေသင်နေရအမှန်တကယ်ရတော့တကယ်သိသွားရင်ဒီပုဂ္ဂိုလ်ကလွတ်သွားတယ်အေးချမ်းသွားတယ်ကြောက်တရားဘာမှမရှိကြောက်တရားမရှိသလိုဖြစ်စရာရှိသလားဆိုတော့လည်းမရှိမုန်းတရားရှိသလားဆိုတော့လည်းမရှိတွေ့တာတရားရှိသလားဆိုတော့လည်းမရှိအဲ့ဒီသဘောတွေအကုန်တက်ရောက်ပါဒါဒီဥပမာတွေသေချာကြည့်ပေါ့မိမိတို့ကမသိရင်တော့ဘာဖြစ်မလဲကြောက်တယ်ကြောက်စရာမဆုံးပုဂ္ဂိုလ်အသေးမှကြောက်သလားမကြောက်ဘူးကြောက်အမြဲတမ်းသေနေတာမသိအမြဲတမ်းသေနေတာပဲတဲ့အခုပြောနေတဲ့စကားလေးမပြောနိုင်တော့အဲ့ဒီပုဂ္ဂိုလ်သေတယ်လို့ခေါ်တာဘာမှမကြောက်ဘူးဖြတ်ကနေပဲအခုပေါ်နေတဲ့စိတ်ကလေးနောက်အစ်စ်မပေါ်တော့ရင်ဘာဖြစ်သွားလဲသေတာပဲအဲ့ဒါလို့လည်းပြင်းနိုင်တာပဲပြင်းနိုင်တာကိုပဲတခါတည်းဟိုမဖြစ်သေးတဲ့အတိုင်းပဲအခုတလောပဲအခုပဲဖြစ်ပြီးအခုပြက်အခုပြောက်အခုပေါ်အခုသေးတာကိုကမမြင်တဲ့အခါကျတော့ဟိုလိုကြီးဟာကြီးတွေးပြီးတော့တဘောလုံးမှာတခါတည်းသူတိသိနဲ့ကြပြီးသေမအောင်ကြောက်နေကြအမှန်တကယ်ကတော့မဟုတ်ဘူးခုနကပြောခဲ့တဲ့အတိုင်းပေါ့ဒီယုံနံတို့ရဲ့ဖောက်ပြန်ပြောင်းလဲမှုသဘာဝအသိမှုသဘာဝအဲ့ဒီရဲ့နောက်မှာနောက်တစ်ဆင့်ဖြစ်ပြက်ကိုမြင်ခဲ့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချက်ချင်းသေနေတာတွေတွေ့နေတယ်အဲ့ဒီလိုအသေးလေးတွေတွေ့တဲ့အသေးလေးတွေကိုတွေ့တဲ့အတွက်ကြည့်ကြတည်တဲ့အသေးမျိုးကြတယ်လေဘာမှမတူဘူးအတူတူပဲတသဘောတည်းပဲသွားတာကိုနားလည်သွားတယ်အဲ့တော့သင်မှလည်းမကြောက်တော့ခင်မှလည်းမကြောက်တော့နော်အိုလာတဲ့အခါလည်းပဲဒီသဘောတည်းအကုန်ပြီးနေပေါက်ပြန်ကောင်းလဲမှုသဘောရှိတယ်ဟိုကဘုံပြက်ပန်းပြက်ဖြစ်မယ်ဆိုတာကသိပြီလားဒီတော့အိုမှာဟောကြောက်ရလားအိုတာကိုလည်းပဲလက်ခံနိုင်တယ်တချို့ကအိုလာရင်လက်မခံနိုင်ဘူးနော်အဲ့တော့ခုမအိုတဲ့သေးတွေပေါ်တယ်လို့ကြားလာတယ်မအိုသေးရပါလေအရက်တယ်အရက်တော့တဲ့လူကမဟုတ်ပဲခဏလေးသိပါအောင်လို့ညမဟုတ်သေးဆိုပြီးတော့ပြေးနေတာတွေ့တယ်အဲ့တော့ဟိုမှာကြောက်တဲ့လူကတော့အဲ့သေးတောက်လိုက်ညတော့ဒါအခုပညာပရမတ်သဘောတွေကိုနားလည်ခဲ့ရင်ဒါအခုတော့ပြောပြမယ်လေတော့နားမလည်သေးပါဘူးသဘောပြောပြတာနောက်ပိုင်းလည်းထပ်ပြီးတော့ပြောပြဦးမှာသူတို့ရဲ့ဘုံလွန်ကျင့်နဲ့သူတို့ကိုဖြည့်ရှင်းရမယ်အချက်တရားဒါလာဦးမှာပဲဒါတွေကိုသိခဲ့ရင်မိမိတို့ခုနကပြောခဲ့တဲ့အတိုင်းပေါ့ဘာရလာလာပုံမှုလာလာနာမှုလာလာသိမှုလာလာမကြောက်ပါဘူးသိနေတာဟုတ်သိခဲ့ရင်မကြောက်ဘူးမကြောက်တဲ့အတွက်ငြိမ်းမလားမငြိမ်းဘူးလားငြိမ်းတယ်ကိုယ်လည်းမပင်မနာဘူးသိတယ်မညှိုးနှွမ်းတော့ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ကအခုပြောခဲ့တဲ့ရေသွေးတွေနဲ့ရှင်းအောင်ပြန်ဆက်ဆက်နေတာပဲလက်ခုကရဏီဖြစ်မယ်မြင်ခဲ့မယ်ဆိုရင်ညာနာကရဏီသိလိမ့်မယ်သိခဲ့မယ်ဆိုရင်ဥပသမယကိုယ်စိတ်နှစ်ပါးငြိမ်းမယ်ဘုဒ္ဓိနဝငိမ့်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်ကဘာလို့ခေါ်လဲအပညာရတော်တော်ထူးတဲ့ပုဂ္ဂိုလ်ပဲဟိတော်တော်သိထူးတဲ့ပုဂ္ဂိုလ်ပဲလို့ဒီလိုပဲပြောကြလိမ့်မယ်သတ်မှတ်ကြလိမ့်မယ်ကိုယ့်ကိုယ်ကိုလည်းပဲဒီတိုင်းပဲဒီရေသွေးရကိုယ်စီမှာလည်းဒီတိုင်းပဲရောက်လာလိမ့်မယ်တဲ့အပညာရတို့ရှိတုန်းကမသိခဲ့တာအခုသိပြီအခုသိတဲ့အတိုင်းပဲသိထဲမှာကြီးနေပြီဆိုတာကိုနားလည်သွားလိမ့်ဘယ်သူမှလာပြောစရာမလိုတော့ဘူးကိုယ်ဘာသာကိုဟုတ်သလားမဟုတ်ဘူးလားလူများမေးစရာလိုသေးလားမလိုတော့ဘူးအဲ့ကိုယ့်ကိုသိလိမ့်ဒါပညာရဆိုတဲ့သဘောတရားပဲ။တချို့ကလူများအဆုံးဖြတ်ကိုခံနေရသေးတယ်ဆိုတာကဒါမသိသေးလို့။ပညာတွေကြော်ပြီးပရမတ်ကိုမြင်မယ်။အဲ့ဒါလို့မြင်တာနဲ့တပြိုင်နက်အခုရေသွေးတွေတန်းပြီးဝင်လာ။အဲ့ဒါလို့မြင်နိုင်မှုအတွက်လည်းပဲဒီလိုသိယုံနေတဲ့တော့မပြီးပါဘူးတဲ့။ဘယ်ဘက်ကိုကူပါသေးလဲ။သရဏဆိုတဲ့အကျင့်ဘက်ကိုကူပါ။အကျင့်ဘက်မှာသဘောတရား၅မျိုးဟာစိတ်ထဲမှာပေါ်ပါလိမ့်မယ်တဲ့။စိတ်ထဲမှာဒီသဘောတရား၅မျိုးအလုံးလိုက်ရေစုပြီးပေါ်လာပြီဆိုရင်မိမိတို့စိတ်တွေကိုအဲ့ဒီသဘောတရား၅မျိုးကဥဝင်သွားပြီဆိုရင်ဆယ်လဲသွားပြီဆိုရင်ဒီဘက်ကအရေးသွေးတွေမိမိတို့ရလိမ့်မယ်။အဲ့ဒါတရားကျင့်တဲ့ပုဂ္ဂိုလ်တရားသိတဲ့ပုဂ္ဂိုလ်တရားမြင်တဲ့ပုဂ္ဂိုလ်ဖြစ်လာမှာလေ။ဒါရီရတာဒီလောက်ပဲထားမှဖြစ်မယ်။နောက်နေ့ကျတော့မှပဲဆက်ပြီးတော့နောက်တစ်ပတ်ကျမှပဲဆက်ပြီးသွားကြတော့။နော်နောက်တစ်ပတ်ကျတော့လည်းပဲဒီပညာပရမအကြောင်းနဲ့ပတ်သက်ပြီးဒီရလပိုင်းဆိုင်ရာပဲပြန်ပြီးပြောအောင်မှဖြစ်ပါလေ။ဒါကိုကြည်သွားတော့မှပြင်းပြင်းပိုင်းမှာကြော်ကြော်မော်မော်ဖြစ်မှာဒီတော့ဒါရက်တွေလည်းသိမပြက်ကြသေးနဲ့ပြက်သွားရင်ဒီနေ့ပြက်သွားရင်နောက်တစ်ပတ်ပြောရင်ပြီးပါတော့လားမပြီးတော့ဘူးအဲ့ဒါကြောင့်မလို့မပြက်နိုင်တော့တတ်နိုင်ရင်မပြက်တာကောင်းပါလား